တရားနာပိဋကများနဲ့တကွာစัจ java ဝလာအနန္တမှာရှိကြတဲ့လူနဲ့မြမတ္တဝါအလုံးကိုရောစိတ်ပါကျမ်းမှချမ်းသာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့သရင်ဒီနေ့2003ခုနှစ်ဒီဇင်ဘာလ18ရက်ရန်ကုန်မြို့စမ်းချောင်းမြို့နယ်အောင်ချမ်းသာရက်ွက်ပိရိမင်္ဂလာလံကံမြင့်ကျောင်းထိုက်အတွင်ဆင်းကျင်းပါれဓမ္မဒါနတရားအလှူအမတ္တဒါနအမြိုက်နိဗ္ဗာန်အလှူဓမ္မတပင်မှာဝေးกว่าတိုင်းกว่าဝေးရမှာလားလို့အမည်ပေးထားတဲ့တရားတစ်ပုဒ်နဲ့ဓမ္မဒါနတရားအလှူပေးလူမှာဖြစ်ပါတယ်တရားအလှူရှင်အနေနဲ့တရားအလှူမပေးလူခင်တရားအလှူခံပုဂ္ဂိုလ်များအနေနဲ့တရားအလှူမခံယူခင်တရားပိုင်ရှင်ဖြစ်တော်မူတဲ့သဗ္ဗညုမြတ်စွာဘုရားရှင်ကိုထိုဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများခြင်းဖြင့်ရှိဥစွာရှိခိုးပူဇော်ကြရအောင်အာလုံးမဲ့လဲဝီချီထားပြီးတော့မြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်အတိတ်ပဲ3မျိုးတစ်မျိုးကို3ခေါက်စီညီညီညာညာပွားများလိုက်ကြပါမြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများပူဇော်ပြီးပြီဖြစ်တဲ့အတွက်လက်အုပ်ချီထားတာလေးတွေချထားပြီးတော့မျက်လုံးလေးတွေမှိတ်မထားပဲဖွင့်ထားပြီးတော့ထိုင်တဲ့ဣရိယာပုဒ်ကိုလည်းပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့တက်တာတဲ့ဣရိယာပုဒ်နဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီဒီနေ့ဟောမယ့်တရားခေါင်းစဉ်ကဘာတွေလဲဝေးกว่าတိုင်းกว่าဝေးရမှာလားတဲ့ပထမဆုံးนี่ကအနေဝေးပေမဲ့အဝေးနေမဟုတ်ပါဒုတိယနေ့နဲ့တတိယနေ့ကဝေးလီကောင်းလီမနေ့တုန်းက
အဝေးမှမနေပါနဲ့
အဝေးမှမနေပါနဲ့ဒီနေ့တော့
ဝေးกว่าတိုင်းกว่าဝေးနေရမှာလ
ားဝေးกว่าတိုင်းกว่าဝေးရမှာလားဝေးกว่าတိုင်းกว่าဝေးရမှာလားဆိုတဲ့ခေါင်းစဉ်ကဟုတ်ကဲ့ပြီးသားကောင်းစဉ်သုံးခုတကဘယ်ကောင်းစဉ်နဲ့ဆင်တူတော့အနေဝေးပေမဲ့အဝေးနေမဟုတ်ပါဆိုတဲ့ကောင်းစဉ်နဲ့သဘောချင်းအတူတူပါပဲအနေဝေးပေမဲ့အဝေးနေမဟုတ်ပါဆိုတဲ့ကောင်းစဉ်ရဲ့အောက်မှာဒီနေ့ဟောမယ့်အကြောင်းအရာတွေထည့်ပြီးဟောလေရတာပဲသဘောသွားချင်းကအတူတူပဲဒါပေမဲ့အနေဝေးပေမဲ့အဝေးနေမဟုတ်ပါကဓမ္မဝရမှာဟောထားတဲ့ဂါထာတပုဒ်ကိုဟောတာဖြစ်ပါတယ်ဒီနေ့ဟောမှာကတော့ဣတိဝုတ်ပါဠိတော်မှာလာရှိတဲ့သင်္ဃာတိကာဏသုတ်တံလို့ခေါ်တဲ့သုတ်တံတစ်ခုကိုဟောမှာဖြစ်ပါတယ်အနေဝေးပေမဲ့အဝေးနေမဟုတ်တာချင်းသဘောတူပေမဲ့ဘလို့အင်္ဃာရက်တွေနဲ့ပြည့်စုံရင်အနေဝေးပေမဲ့အဝေးနေမဟုတ်တယ်လဲဆိုတော့အင်္ဃာရက်ချင်းကမတူတဲ့အတွက်ဟောထားတာကလည်းတဏှာစီဟောထားတာဖြစ်တဲ့အတွက်ခေါင်းစဉ်ပြကြစီပေးလိုက်ပါတယ်။ခေါင်းစဉ်တစ်ခုတည်းအောက်မှာပဲအရှိကြီးသုံးခွေတွေလေးခွေတွေဟောတော့ပြင်းစရာဖြစ်နေမှာပေါ့။ညီးငွေ့စရာဖြစ်နေမှာပေါ့။ဒါကြောင့်ခေါင်းစဉ်လေးပြကြခွဲပေးလိုက်တယ်ဘလို့တဲ့တုံး
။ဝေးกว่าတိုင်းกว่าဝေးရမှာလ
ား။ဝေးกว่าတိုင်းกว่าဝေးရလား။စကလုံးရှိနောက်ကြောင်းထားတာပဲဝေးกว่าတယ်ဆိုမှတော့กว่าဝေးတာပေါ့နော်။ဒါပေမဲ့လူချင်းဝေးกว่าပြီမဲ့စိတ်ချင်းမကွာဝေးဘူးဆိုရင်ဝေးกว่าတယ်လို့မခေါ်နိုင်ဘူးဆိုတဲ့အတိတ်ပဲပါပဲเนา အဲ့ဒီသုတ်တံမှာမြတ်စွာဘုရားဟောထားတာကလူရင်းအချင်းချုပ်ပေါ့လေငါဘုရားရဲ့သင်္ကန်းဆုံးကိုကင်ပြီးတော့ငါဘုရားရဲ့နောက်တော်ဘာကနေဖဝါချီထက်ကပ်ပြီးတော့လိုက်နေပေမဲ့ငါဘုရားရှိစေခြင်းနဲ့အကြီးအသေးကိုမျိုးမရှိဘူးဆိုရင်ငါဘုရားနဲ့ဝေးနေတာပါပဲငါဘုရားလည်းပဲသူနဲ့ဝေးတယ်သူလည်းပဲငါဘုရားနဲ့ဝေးပါတယ်တဲ့ဘာဖြစ်လို့လဲဆိုရင်ဓမ္မကိုမသိလို့ပါဓမ္မကိုမသိတဲ့ပုဂ္ဂိုလ်ဟာငါဖះကိုမမြင်ပါဘူးဓမ္မကိုမမြင်တဲ့ပုဂ္ဂိုလ်ဟာငါဖះကိုမမြင်ပါဘူးဒါကဝေးกว่าတဲ့အင်္ဂါရက်ပေါ့နောက်တစ်ခုကြတော့နောက်တစ်ပိုင်းကြတော့ငါဖះရှင်ရဲ့ငါဖះရှင်နဲ့ယူဆနာတရားဝေးกว่าတဲ့နေရာမိုင်မောင်းထောင်ကျော်ဝေးกว่าတဲ့နေရာမှာရှိနေပေမဲ့ငါဖះရှိစေခြင်းနဲ့အကြီးသေးကောင်း၉မျိုးနဲ့ပြည့်စုံနေဆိုရင်ငါဖះနဲ့နီးနေတာပါပဲငါဖះကလည်းသူနဲ့နီးတယ်သူကလည်းငါဖះနဲ့နီးတယ်ဘာဖြစ်လို့လဲဆိုရင်ဓမ္မကိုမြင်လို့ပါပဲဓမ္မကိုမြင်တဲ့ပုဂ္ဂိုလ်ဟာငါဖះကိုမြင်ပါတယ်တဲ့တုတ်တံမူရင်းကဒါပဲပြီးရောနော်ဒါလည်းပဲအင်္ဂါရ၉မျိုးကိုတော့ခေါင်းစဉ်သဘောမျိုးနဲ့မြတ်စွာဘုရားပြထားပါတယ်ဘာအင်္ဂါရဘာအင်္ဂါရဆိုပြီးတော့အသေးစိတ်တော့ချဲ့ထွင်ပြီးတော့ဟောပြမထားဘူးအဲ့ဒါလေးတွေကိုလက်တွေ့ဘဝနဲ့ဆက်ဆံပြီးတော့အနှဲငယ်စီချဲ့ထွင်သွားကြရမှာပေါ့မြတ်စွာဘုရားရှင်ရဲ့လူရင်းအထိပ္ပယ်တော့သိပြီနော်မြတ်စွာဘုရားရှင်ရဲ့သင်္ကန်းစွန်းကင်ပြီးတော့နောက်တော်ဘာကနေဖဝါချီထက်ကတ်လိုက်နေပြီမဲ့မြတ်စွာဘုရားရှိစေခြင်းနဲ့ရည်သွေးကိုမျိုးမရှိဘူးဆိုရင်မြတ်စွာဘုရားရှင် ਨੇ ဝေးกว่าတယ်လို့မဝေးกว่าပြီမဲ့กว่าဝေးနေပါတယ်သင်္ကန်းဆုံးကိုင်းနေတယ်ဆိုတော့လူချင်းတော့မဝေးกว่าဘူးပေါ့နော်စိတ်တက်ချင်းဓာတ်ခံတဘာဝချင်းအကျင့်စရိုက်ချင်းပြုမှုနေထိုင်ပုံချင်းနေဝေးกว่าနေတဲ့အတွက်กว่าဝေးနေပါလေငါဖျားရှင်ရဲ့မြတ်စွာငါဖျားအနေနဲ့ဆိုတော့ငါဖျားပေါ့လေသဘောတရားအနေနဲ့ဘေးလူအနေနဲ့ပြောမယ်ဆိုရင်တော့မြတ်စွာဖျားရှင်နဲ့မိုင်မောင်းတစ်ထောင်ကျော်ဝေးกว่าတဲ့နေရာတစ်ထောင်ကျော်နေမကဘူးပေါ့ဝေးစားမစီမိုင်မောင်းကတိပေါ့နော်မြတ်စွာဘုရားရှင်နဲ့မိုင်မောင်းကတိကရာဝေးกว่าတဲ့နေရာဟိုးစัจ java လာတခြားစัจ java လာပဲထားအောင်တော့မြတ်စွာဘုရားရှင်နဲ့မိုင်မောင်းမရင်မတွက်နိုင်လောက်အောင်ဝေးกว่าတဲ့နေရာမှာရှိနေပေမဲ့မြတ်စွာဘုရားရှိစေခြင်းနဲ့အကြီးအသေးကိုမျိုးရှိတယ်ဆိုရင်မြတ်စွာဘုရားရှင်နဲ့မကွာဝေးပါဘူးတဲ့နီးနီးလေးပါပဲတဲ့အနေဝေးပြီမဲ့အဝေးနေမဟုတ်ပါဘူးသဘောချင်းကတော့အတူတူပဲနော်အကြီးအသေးချင်းတော့ကွာသွားတယ်လူရင်းကတော့ဖះနဲ့နီးတဲ့လူဖះနဲ့ဝေးတဲ့လူလူနှမျိုးပါပဲเนาะဖះနဲ့ဝေးတဲ့လူရဲ့ဖះနဲ့နီးတဲ့လူရဲ့အဲ့တော့ပထမဆုံးအင်္ဂါရက်ကအဘိဇာလူဒါဖះနဲ့ဝေးတဲ့ပုဂ္ဂိုလ်ရဲ့အင်္ဂါရက်ပေါ့အဘိဇာလူဆိုတာကပုဂ္ဂိုလ်တွေနဲ့ပြောတာလူရင်းကတော့အဘိဇာတွေများတာပေါ့အဘိဇာများတဲ့ပုဂ္ဂိုလ်အဘိဇာလူတို့ကာမေတုတိဗ္ဗသာရာဂောဆိုတာကပါဠိဝေကျအသွာအလာဆိုတော့အဲ့ဒီတိုင်းမှတ်ရင်မာရနေနဲ့ခက်နေမယ်နော်အဘိဓါများတဲ့သူလို့ပဲဒီလိုပဲမှတ်ပေါ့ဖះနဲ့ဝေးတဲ့သူဆိုတာဘယ်လိုလူတဲ့တုံးအဘိဓါများတဲ့သူပါဗျာအဘိဓါဆိုတာဘာတုံးအဘိဓါဆိုတာဘာတုံးသိပြီးသားမှလားတခါကြီးဦးလူမောင်မိနော်မူပါဖရားလားအဲ့တော့ဝိပဿနာရှုနည်းတွေဘာနည်းတွေဝိပဿနာရှုနည်းနဲ့ပတ်လို့တတိအကြောင်းတမာတိအကြောင်းဉာဏ်အကြောင်းဒီလိုကြဲကြဲပြန့်ပြန့်ဟောမယ်ဆရာတော်တွေလည်းရှိဖို့လိုတာပဲမြတ်စွာဘုရားရှင်ရဲ့သာသနာတော်မှာသိသိသိထိုက်တဲ့အချက်တွေကအများကြီးရှိတယ်နော်ဒါကြောင့်မလို့ဦးဇင်းတို့မကြခင်ရက်ပိုင်းမှာနန္တော်ကြီးဓမ္မတုဒ္ဓဟောမှာမလို့ရှုနည်းမှန်နည်းတွေတော့အသေးစိတ်သိမှပြောတော့ဘူးနော်အဘိဓါတဲ့ဦးဇင်းတို့ငငယ်တုန်းကကျောင်းသားဘွားတုန်းကပေါ့လေဦးဇင်းကိုသိချစ်တယ်ဦးဇင်းထက်လည်းတစ်နှစ်ကြီးတယ်အဲ့ဒီကျောင်းသားတယောက်ငငယ်ချင်းတယောက်မိတ်ဆွေတယောက်ကပြောဘူးတယ်သူနဲ့ပြိုင်ဘက်လူတယောက်ကိုရည်ညွှန်းပြီးတော့ပြောတာပေါ့လေအဲ့ဒီလူကသိပြီးတော့အဘိဓါများတယ်အဲ့ဒီတော့ဦးဇင်းကလည်းနားမလဲဘူးသူပြောလို့တော့နားထောင်နေတယ်အဘိဓါဆိုတော့ဘာမှမသိဘူးနော်အဘိဓါများတယ်တဲ့ အမှန်ကတော့သူ့ဘုံမှာမနာလူဝန်တူတာသူ့ရဲ့ပြိုင်ဘက်တငယ်ချင်းကသူ့ဘုံမှာမနာလူဝန်တူတာကိုပဲအဘိဇာလို့သူကသုံးနှုံးလိုက်တာအမှန်ကတော့မနာလူတာဆိုတာဘာလဲအိတ်တာအဘိဇာမဟုတ်ဘူးနော်အိတ်တာဆိုတာသူတစ်ပါးကြည်ပေါ်တွတ်တက်တာသူတစ်ပါးပြည့်စုံတာသူတစ်ပါးအောင်မြင်တာကိုမနာလူတဲ့သဘောအဘိဇာဆိုတာကအိတ်တာမဟုတ်ဘူးကာယံလေးတော့ဆင်းနေနော်အဘိဇာဆိုတာဒုစရိုက်၁၀ပါးထဲမှာမနောဒုစရိုက်ထဲမှာလည်းထိတ်ဆုံးကမပါဘူးလားအဘိဇာပြပါဒမိစ္ဆာဒိဋ္ဌိဆိုပြီးတော့မနောဒုစရိုက်၃ပါးရှိတယ်လေအဲ့ဒီထဲမှာလည်းအဘိဇာဆိုတဲ့စကားလုံးပါတာပဲအဲ့ဒီစကားလုံးဆိုရင်တော့သူတစ်ပါးရဲ့စီဝါဥစ္စာကိုမတော်မတရားလိုချင်တဲ့သဘောကိုအဘိဇာလို့ခေါ်တာဒါဒုစရိုက်ထဲကအဘိဇာပေါ့အဘိဇာဆိုတဲ့ပါဠိစကားလုံးရဲ့ဓာတ်ရိုက်ထွက်တဲ့အဓိပ္ပာယ်ကတော့အဘိဆိုတာရှိရှုဇာဆိုတာကြံစည်တာအဘိဇာဆိုတော့ရှေးရှုကြံစည်တာပေါ့။ဘာတွေရှေးရှုကြံစည်တာလဲဆိုရင်သူတစ်ပါးရဲ့စီးပွားဥစ္စာမတော်မတရားအလကားရယူဖို့ကြံစည်တာကိုအဘိဇာ။အဲ့ဒါကဒုစရိုက်အဘိဇာပေါ့။ကိလေသာအဘိဇာဆိုတာကရှိသေးတယ်။ဒုစရိုက်အဘိဇာကိုအရင်ပြောကြပေါ့။ဒီအဓိပ္ပာယ်လေးတလောက်ပြောလိုက်တဲ့အချိန်ကိုသဘောပေါက်တယ်မလား။သူတစ်ပါးရဲ့ပိုင်ဆိုင်မှုသူတစ်ပါးရဲ့ပစ္စည်းဥစ္စာကိုမတော်မတရားလိုချင်တာအလကားလိုချင်တာကိုအဘိဇာကိုဘာသာကိုအပြစ်မှာဝယ်လဲရရဲ့သားနဲ့ကိုပိုက်ဆံတဲ့ကိုဝယ်ရင်လဲရရဲ့သားနဲ့သူတစ်ပါးလက်ထက်မှာရှိပြီးသားပစ္စည်းကိုအလကားလိုချင်တာအချောင်လိုချင်တာအဲ့ဒါကိုဘာလို့ခေါ်လဲအဘိဇာဘယ်လိုနည်းနဲ့သူအိတ်ကတ်ထဲကပိုက်ဆံကိုငါအိတ်ကတ်ထဲရောက်အောင်လိုရမလဲဆိုပြီးတော့မတော်မတရားတဲ့နည်းနဲ့ကြံစည်တာကိုအဘိဇာလို့ခေါ်တယ်တရားတဲ့နိလန်းနဲ့ရောင်းဝယ်ဖောက်ကားပြီးတော့သူများအိထဲကပိုက်ဆံကိုအိထဲရောက်လာတာကတော့အဘိဇာမဟုတ်ပါဘူးနော်အလကားလိုချင်တာပေါ့ဦးဇင်းတို့ကလည်းတရားဓမ္မတွေဟိုများတယ်လို့ပြောမှာပေါ့လေအဲ့တော့ငယ်ငယ်တုန်းကကလေးကကြုံခဲ့တဲ့တရားဓမ္မတွေကလည်းအစုံဆိုတော့အဲ့ဒီလိုအဘိဇာများတဲ့ဓမ္မကြီးတွေနဲ့လည်းကြုံမှုတယ်နော်ဓမ္မကြီးတွေဆိုတော့ဓမ္မကြီးတွေတော့မရှိသလိုထင်နေပါဦးမယ်လာအိမ်တိမ်သွားတယ်ကိုလက်အောက်ကတပည့်အိမ်ပေါ်လေးသွားတယ်ကလထန်လေးတလုံးတွေ့တယ်ဟာဒီကလထန်လေးကလှလိုက်တာဘယ်ကဝယ်တာလဲဘယ်လောက်ပေးရသလဲငါ့အတွက်တလုံးလောက်မှားပေးစမ်းမအောင်ဟောကိုယ့်အကိုပတ်စံနဲ့ဝယ်လိုက်လေရတဲ့ဟာပဲနော်အဲ့တော့ဟိုကလည်းပဲဩမမရေယူသွားလိုက်ပါတော့ဘဘရေယူသွားလိုက်ပါတော့ဆိုတော့ပေးလိုက်ရရောမှလားအဲ့ဒါသူတစ်ပါးရဲ့ပစ္စည်းဥစ္စာကိုအဲ့ဒီလိုမတရားဟိုဟိုရပြီးတော့ပြေးလိုက်တာပေါ့လေဒါပဲမဲ့လို့မတရားယူတာမဟုတ်ပေမဲ့အလကားယူတာတော့မဖြစ်ဘူးလားသူတစ်ပါးရဲ့ပစ္စည်းဥစ္စာကိုမတရားတဲ့နီလန်းနေသူတတ်လို့ပဲသူများအသက်ကိုတတ်လို့ပဲဖြစ်ဖြစ်သူများဥစ္စာခိုးယူလို့ပဲဖြစ်ဖြစ်လိညာပြောဆိုလှက်ပတ်ပြီးတော့ပဲဖြစ်ဖြစ်သူများပစ္စည်းဥစ္စာကိုမတရားယူတယ်ဆိုရင်အဘိဇ္ဇာပဲနိုင်တဲ့စီနင်းပြုတ်ပြီးတော့သူတစ်ပါးရဲ့ပစ္စည်းဥစ္စာကိုမတရားအလကားယူတယ်ဆိုရင်အဘိဇ္ဇာပဲဒီဘိဇာကတတိထားဖို့အရေးကြီးတယ်တခါတည်းမှာဖြစ်တတ်တယ်ပေါ့အဲ့ဒါလူလူချင်းရဲ့ပစ္စည်းဥစ္စာမတရားလူချင်တာကတော့အထူးရှင်းပြစရာမလိုဘူးတချို့လူများကြတော့လည်းဘုန်းကြီးပစ္စည်းတောင်အလကားမယူခြင်းဘူးလားတက္ကမကြီးတယောက်ကရှောက်ဖူးတယ်လीအရှင်ဗျားတဲ့ဈေးထဲကပတ်ဆံနဲ့ဝယ်တဲ့ငပြိုသီးထက်ဘုန်းကြီးကျောင်းကစွန့်လိုက်တဲ့ငပြိုသီးကပိုအရသာရှိတယ်တဲ့ဥလူမောတက္ကမကြီးတယောက်ကြတော့လေနည်းနည်းဆိုးတယ်ပြောရမှာပေါ့သူများအတင်းပြောတာတော့မဟုတ်ဘူးနော်အဘိဓါဆိုတာဘယ်လိုသဘောကိုခေါ်တယ်ဆိုတာပေါ်လွင်အောင်လို့ပြောတာအဲ့ဒီတက္ကမကြီးတယောက်ကြတော့ဘုန်းကြီးကျောင်းနေသွားသီလရှင်ကျောင်းနေသွားသီလရှင်ကျောင်းသွားပြီဆိုလို့ရှိရင်သီလရှင်နေခင်ဗျာအဖိတ်ဥပုပ်စံခံပြီးတော့ရလာတာလေးတွေနဲ့စားတော့ရတာပေါ့အဲ့ဒါအဲ့ဒါလာတော့တိရရှင်ကျောင်းတွေအကျိုးများတဲ့ဓမ္မကြီးလည်းဖြစ်တော့မုံနေပါရင်းနဲ့ဧကခန္ဓာပေါ့လေဧကခန္ဓာဓမ္မကြီးကလည်းသူစားနေတဲ့လောက်တော့ဝါတပြေစားပေါ့စားပြီးမှဗကံထဲမှာကမုံနေကအများကြီးကြမ်းနေသေးတာကိုအဲ့ဒါနဲ့ဟဲ့မဂုဏရေကျွတ်ကျွတ်ကြီးလေးယူခဲ့ပါအောင်မဂုဏရေကျွတ်ကျွတ်ကြီးလေးယူခဲ့ပါအောင်ဆိုတော့ကျွတ်ကျွတ်ကဘာလုပ်ဖို့တော့မုံနေကဟောသူတို့ထည့်ဘူးတဲ့ထင်တယ်နော်ကြည့်ကြည့်ယူခဲ့ပါဆိုတဲ့သဘောပေါက်နေပြီအဲ့ဒါဗကံထဲမှာကြံနေမုံနေလဲပဲကြည့်ကြည့်နေထည့်ယူသွားတယ်အဘိဇာဆိုတာသဘောပေါက်ပြီလားသဘောပေါက်ပါပြီ ဒါမဲ့ဥလူမော်ရောကျောင်းမှလာပြီးဆွမ်းစားတာစားလို့ရပါတယ်နော်ဝေယဝဆက်ပြုနေရိုးရိုးသားသားစားတာပါအကျွတ်ကျွတ်ကြီးမပိုင်ပြီးတာပဲနော်စတီးချိုင်းနဲ့တည်သွားတယ်အဲ့ဒါစတီးချိုင်းနဲ့တည်တာလည်းအဘိဓါလားအမျိုးမျိုးရှိမှပေါ့နော်ဗားတယ်လေအင်းကကြံရိတ်ခဲ့တဲ့သူတွေစားစီခြင်းလို့မျှဝေတာတဲ့။ကဲမျှကြဝေကြပေါ့နော်။အဲ့တော့အဘိဓါကဒုစရိုက်အဘိဓါလို့လည်းရှိတယ်။ကိလေသာအဘိဓါလို့လည်းရှိတယ်။ဒုစရိုက်အဘိဓါကတော့ခုနသူတစ်ပါးရဲ့ပိုင်ဆိုင်မှုကိုမတော်မတရားအလကားယူတာ။ကိလေသာအဘိဓါဆိုတာကလောဘတဏှာကိုပြောတာပါပဲ။ယူယူလောဘယူယူတဏှာကိုပဲပိဋကတ်စာပေမှာတချို့နေရာတွေကြတော့အဘိဓါလို့သုံးလုံးတယ်။အဘိဓါရှိရှိကြံစည်တာဘာတွေရှိရှိကြံစည်တာလဲဆိုရင်ကာမဂုဏ်တွေရဖို့ရှိရှိကြံစည်တာရပြီးသားကာမဂုဏ်တွေကိုခံစားဖို့ရှိရှိကြံစည်တာခံစားနေစဲမှလည်းခံစားနေတဲ့ကာမဂုဏ်အာယုံကိုရှိရှိပြီးတော့ကြံစည်နေတာအဲ့ဒါကိုအဘိဓါလို့ခေါ်တယ်ဒါကတော့ဒုစရိုက်အဘိဓါတော့မဟုတ်ဘူးဘာအဘိဓါလဲကိလေသာအဘိဓါလောဘကိလေသာတဏှာကိလေသာကိုပဲအဘိဓါလို့သုံးလုံးတာနော်တဏှာလေးဖြစ်နေတယ်ဆိုရင်ကိုတဏှာဖြစ်နေတဲ့အာယုံလေးကိုရှိရှိပြီးတော့ကြံစည်မနေဘူးလားကြံစည်ပါတယ်ကြံစည်နေတယ်ကိုခံစားခြင်းနဲ့ကာမဂုဏ်တွေရဖို့လည်းပဲရှာဖွေနေတဲ့အချိန်မှာပတ်စံရှာနေတယ်ပဲဆိုကြပါစို့ပတ်စံရှာတယ်ဘယ်နှသိမ့်ပြလို့ရှိရင်တော့ကားလေးဝယ်မယ်ဘယ်နှသိမ့်ပြလို့ရှိရင်တော့ TV လေးဝယ်လဲအောင်လိုက်လဲလိုက်အောင်မယ်မရှိသေးတဲ့လူစလဲဝယ်မယ်ပေါ့ရှိပြီသားလူဆိုလဲမော်ဒယ်မျက်နှာလေးနဲ့လဲလိုက်အောင်မယ်အဲ့ဒါဘာလုပ်တာတော့ရှိရှိကြံစည်တာနော်ကိုလိုချင်တဲ့အာယုံလေးကိုရှိရှိပြီးတော့ကြံစည်နေတာအဲ့ဒါကိုအဘိဓါလို့ခေါ်တယ်ကြာထာပြီးသားကာမဂုဏ်ကိုလည်းပဲခံစားဖို့ရှိရှိကြံစည်တယ်ည9နာရီဆိုတော့ကိုရီးယားကလာတော့မယ်နာယီလေးတကြီးကြီးနဲ့မြ мян သွားမှမြ мян ဆေးမှမြ мян စားမှအဲ့ဒါလည်းပဲရှိရှိကြံစည်တာခံစားဖို့ရှိရှိကြံစည်တာအဘိဓါပဲခံစားနေစဲမှလည်းခံစားနေတဲ့အာယုံလေးကိုตาญาတဲ့စိတ်လေးနဲ့ရှေ့ရှုကြံစည်တယ်။ကိုရီးယားကလေးကြည်နေတဲ့ဆိုရင်ဇက်ကောင်လေးရဲ့ပြောပုံဆိုပုံပြုမှုလှုပ်ရှားပုံအမူအရာလေးတွေကြည်ရင်ကြည်ရင်နဲ့ရှေ့ရှုပြီးတော့ကြံစည်မနေဘူးလား။ตาญาတဲ့စိတ်လေးနဲ့တွေးပြီးတော့ရှေ့ရှုကြံစည်နေတာပေါ့။ကြံစည်နေဆိုတာပြနေတဲ့အတိုင်းလေးကြည်နေတာကွာပဲကြံစည်တယ်လို့ပြောတာပဲနော်။ကိုယ်စိတ်ကလေးကနာသီဝတတိကဝင်လင်ထွက်လေလေးကိုရှေ့ရှုနေတာလား။ဟိုမှာပြနေတဲ့ဇက်ကောင်မျိုးသားမျိုးသမီးကိုရှေ့ရှုကြံစည်နေတာလား။ဇက်ကောင်ဇက်ဆောင်တယုတ်ဆောင်တွေကိုမျက်စိကရောစိတ်ကရောရှေ့ရှုပြီးတော့ကြံစည်နေတာအဲ့ဒါကိုပဲဘာလို့ခေါ်လဲအဘိဓါဓမ္မနယ်ပယ်ကစကလုံးလေးတွေကိုအရှိအရှိတန်းသိအောင်လို့ပြောပြတာလူတွေရဲ့ကာမဂုဏ်ခံစားမှုကိုလိုက်ပြီးတော့မနာလို့လို့ပြောတာမဟုတ်ဘူးနော်သဘောသိအောင်လို့တကယ်အစစ်မြင့်တဲ့ဝိပဿနာဉာဏ်နေကြအစစ်မြင့်တဲ့ကုသိုလ်စိတ်တွေဖြစ်ဖို့အတွက်ဆိုတာကအဲ့ဒီလိုမြတ်စွာဘုရားညွှန်ပြထားတဲ့သဘောတရားလေးတွေကောင်းရင်လည်းကောင်းတဲ့အတိုင်းဆိုးရင်လည်းဆိုးတဲ့အတိုင်းအတိအကျသိဖို့မလိုဘူးလားလိုပါတယ်ဗျာသိမှကိုယ်စိတ်ကိုယ်စိတ်ဆိုတဲ့အတိုင်းကိုယ်စိတ်မှာကောင်းတဲ့စိတ်ဖြစ်နေတာလားဆိုးတဲ့စိတ်ဖြစ်နေတာလားသိချာစစ်နိုင်မှာပေါ့အဘိဓါရဲ့သဘောနားလည်ပြီနော်ဒုစရိုက်အဘိဓါကအထိပ္ပယ်တစ်မျိုးကိလေသာအဘိဓါကအထိပ္ပယ်တစ်မျိုးအဲ့ဒီအဘိဓါကြီးများနေမယ်ဆိုရင်ဘုရားနဲ့ဝေးပါတယ်တဲ့ဒါကြောင့်ဆိုလိုက်ပါခလီတရားဝဲတိုင်တယ်လို့ပဲတိုင်လိုက်မယ်အဘိဓါများရင်အဘိဓါများရင်ဖျားနေဝေးမယ
်ဖျားနေဝေးမယ်အဘိဓါများရင်ဖျားနေဝေးမယ်အဘိဓါများရင်ဖျားနေဝေးမယ
်အနေဝေးပေမဲ့တုန်းကတော့ဖျားနေနီးတဲ့အင်္ဂါရက်တွေကိုပဲဆောင်ဖို့ဆိုခဲ့တယ်ဒီနေ့တော့ဝေးတာတွေပဲဆိုတာပေါ့နော်အဲ့တော့သူ့ရဲ့ဆန့်ကျင်ဘက်အတွင်းနဲ့တခါတည်းသွားတာပေါ့ဖះနဲ့ဝေးတာကအဘိဓါများတဲ့သူဆန့်ကျင်ဘက်ဆိုတော့အဘိဓါကင်းတဲ့သူဟာဖះနဲ့နီးတဲ့သူပေါ့အဘိဓါကသူတစ်ပါးရဲ့ပစ္စည်းမတရားရဖို့ရှေ့ရှုကြံစီတယ်ဆိုတော့အဘိဓါမရှိဘူးဆိုရင်သူတစ်ပါးရဲ့ပစ္စည်းဥစ္စာကိုမတရားတဲ့နီးနေရဖို့ရှေ့ရှုမကြံစီတော့ဘူးတရားတဲ့နီးနေပဲရဖို့ရှေ့ရှုကြံစီတော့တာပေါ့နော်အဲ့ဒါကတော့ရိုးရိုးအယောင်ဝယ်လုပ်နေတဲ့စီးပွားရေးတွေလုပ်နေတဲ့ဆိုရင်တော့ ဝဲသူစီကပိုက်ဆံရဖို့ရှိရှိကြံစီတယ်ဆိုတာမရှိရဘူးလား ရှိရတာပေါ့တခါကြီးဦးလူမဆေးကန်းဖွင့်တော့ကြတော့ဘသူဧကထေပိုက်ဆံရှိရှိကြံစီနေတာလားလူနာရဲ့ဧကထေကပိုက်ဆံရဖို့ရှိရှိကြံစီတာဒါပေမဲ့လို့ကုနေတဲ့အချိန်မှာတော့ယောဂလီပြောက်ပါစေတဲ့စိတ်နဲ့ထားမှာပေါ့ဒီနော်ဟိုဒါကတော့အတံမွေးဝမ်းကြောင်းအရာပိုက်ဆံလေးမှမယူလို့ရှိရင်ဘဝရည်တည်ကိုခက်လို့မလွဲမချောင်သာလို့ယူရတယ်လို့သဘောထားမှာပဲတစည်းရောက်တဲ့လူပဲဖြစ်ဖြစ်ဘယ်လုံငန်းလုပ်တဲ့လူပဲဖြစ်ဖြစ်ပေါ့လေဟိုသာသနာတော်နဲ့ကြုံလို့သာသနာပုံစံလေးနဲ့အလုတ်ကိုလှုပ်တဲ့အလုတ်လှုပ်တတ်တယ်ဆိုရင်ဘာပဲလုပ်လို့ကုသလေးဖြစ်အောင်ကြံဖန်ပြီးတော့ကိုနှလုံးသွင်းရတယ်နော်အယောင်းဝယ်လှုပ်တယ်ဆိုရင်ကိုပဲသူပတ်ဆံပြီးလို့ကိုပစ္စည်းပေးလိုက်ရတာပဲဒါပေမဲ့သဘောထားမှာကမလှုပ်တဲ့ဇီယောင်းဆိုတဲ့အတိုင်းပေါ့ကိုပစ္စည်းသူများပေးတာကိုဝယ်အယောင်းဝယ်လှုပ်တဲ့လဲလှဲတယ်လို့သဘောမထားပဲနဲ့ပစ္စည်းလေးကိုတော့အလကားပေးလိုက်တယ်လို့သဘောထားလှူလိုက်တယ်လို့သဘောထားပတ်ဆံယူတာကတော့ဘဝရည်တည်ဖို့အတွက်မယူမဖြစ်လို့သာယူလိုက်ရတယ်ဆိုတဲ့သဘောလေးထားရင်ကုသိုလ်လေးမရဘူးလား မယူမဖြစ်လို့ယူရတဲ့ဆိုပြီးတော့အမျက်တည်းလဲစွတ်မတင်နဲ့ပေါ့နော်အဲ့ဒါအမျက်တည်းစွတ်တင်နေဆိုတာလေမတော်မတရားယူတာပဲတရားရင်ထားတယ်150နဲ့ရောင်50မျက်တည်းလာတဲ့မှာလူတိုင်း150နဲ့ရောင်ပြီးတော့50ပဲအမျက်ယူနေကြတယောက်ကလာတယ်ပုံစံကခတ်တုံတုံအတ္တတဥတူတူရောင်လဲလဲလေးအဲ့တော့150ရောင်းနေကြဟာကို200လို့ပြောလိုက်တယ်ဟိုကလည်းဥတူတူဆိုတော့ဆက်မနေတော့ဝဲချသွားတယ်။ကြည့်အဲ့ဒါဆိုတော့50ဘာလို့လိုက်တာတော့မတရားယူလိုက်တာ။အဲ့ဒါလေအာရိနာဒါနာတဲ့အကျုံးဝင်နေတော့သူများသိသိမသိသိကိုကိုတိုင်းကတော့မသိဘူးလ
ား
။သိတယ်။အဲ့ဒီလိုအဘိဇ္ဇာသူများပစ္စည်းသူများဧကထေကပတ်စံ50မတရားယူလိုက်တော့ကိုကိုတိုင်းတကယ်စိတ်ချမ်းသာရဲ့လား
။စိတ်ချ
မ်းသာပါဘူး။မချမ်းသာဘူး50ပိုမြတ်သွားပြီဆိုပြီးတော့ရုပ်တရက်တော့ပြောသလိုလိုရှိပြီမယ်။စိတ်ထဲမှာအပူဓာတ်လေးရှိပါတယ်။ငါညာပြီးတော့ရောင်းလိုက်မိပြီ။ငါပတရားအမျက်ယူလိုက်မိပြီ။အတ္တနုဝါဒလို့ခေါ်တယ်။ကိုယ့်ကိုယ်ကိုစွတ်စွဲတဲ့ဘေးမသိမ့်ဘူးလား။သ
ိပါလ
ား။သိတယ်။ဒါကြောင့်အနာဘိဇ္ဇာအဘိဇ္ဇာရဲ့ဆန့်ကျင်မဲ့ဆိုတော့အနာဘိဇ္ဇာပေါ့။သူတစ်ပါးရဲ့ပစ္စည်းဥစ္စာကိုမတရားရှေ့ရှုကြံစီတဲ့ဓာတ်ကလေးလည်းမရှိစေနဲ့။မရှိဘူးဆိုရင်ဘုရားနဲ့နေတာပေါ့။မရသေးတဲ့ကာမဂုဏ်ကိုရဖို့ရှေ့ရှုကြံစီတာမရှိရဘူးဆိုတော့ဒါကလည်းဖြစ်မှာမဖြစ်နိုင်တာနော်။ပစ္စည်းဥစ္စာရှာဖွေတဲ့ဆိုတော့ရဖို့ပဆံရဖို့ဘာဝယ်ဖို့ညာဝယ်ဖို့ဆိုတဲ့ရည်ရွယ်ချက်တိတော့ရှိရတာပေါ့ဒါပေမဲ့လောဘကိုသိမဥစည်းစေပဲနဲ့သန္တာကိုပဲဥစည်းစေရမယ်လောဘနဲ့သန္တာကလည်းမတူဘူးပေါ့နော်အကျိုးတရားတွေကိုခံစားချင်တာကြတော့လောဘပေါ့အကြောင်းတရားကိုကောင်းတဲ့ကောင်းအောင်လုပ်ချင်တာကြတော့သန္တာကိုတနေ့ကပြောတဲ့အတိုင်းပဲပြောမယ်ဆိုတော့လေတရားနဲ့စီဝါရှာတာရဲ့တဏှာနဲ့စီဝါရှာတာရဲ့လို့စီဝါရှာနီနှစ်မျိုးရှိတယ်တဏှာနဲ့မရှာဘဲနဲ့တဏှာနဲ့ရှာဖို့မိဘကိုကျေးဇူးဆက်ဖို့ဆရာသမားကြီးကျေးဇူးဆက်ဖို့သာသနာတော်ကိုချီးမြှောက်ဖို့ကုသိုလ်ကောင်းမှုတွေပြုဖို့အများကျိုးဆောင်ရွက်ဖို့အဲ့ဒီလိုရည်ရွယ်ချက်လေးနဲ့ပစ္စည်းရှာတယ်ဆိုရင်တဏှာနဲ့စီဝါရှာတာဒါဆိုရင်အဘိဓါရဲ့ဆန့်ကျင်ဘက်ဖြစ်သွားတာပေါ့နော်ကာမဂုဏ်အာယုန်တွေရဖို့ရှေ့ရှုကြံစီတာမဟုတ်တော့ဘူးကုသိုလ်ကောင်းမှုပြုဖို့ရှေ့ရှုကြံစီတာဖြစ်မသွားဘူးလား
ဖ
ြစ်သွားတယ်ရပြီလားကာမဂုဏ်ခံစားဖို့ကြံစီတာရဲ့ဆန့်ကျင်ဘက်ဆိုတော့ည9နာရီကိုရီးယားကလာမှာထပ်တလဲလဲကြီးတွေးနေကြမလို့ပါဘူး9နာရီဆိုရင်ကိုရီးယားကလာတဲ့ဆိုတာတိယုံလေးပဲတိနေပြီးတော့ကိုလို့ဆရာရှိတာလေးလှုပ်တချို့ကြတော့လည်းမဟုတ်ဘူးလေမနေ့ကဇလန်လေးကဘယ်လိုမနေ့ကအဆက်ကလေးကဘယ်လိုမနေ့ကဘယ်လိုလေးတော့ဖြစ်ခဲ့သေးတယ်ဒီနေ့ဘယ်လိုများဖြစ်မလဲမသိဘူးနဲ့စိတ်ထဲမှာဒါကပဲလွှမ်းမိုးနေတယ်အဲ့ဒါဆိုတော့အဘိဓါာပေါ့9နာရီထိုးကမှအချိန်တန်တီဗီရှေ့သွားထိုင်တာကြတော့ဟိုလိုဟိုဘက်ကအဘိဓါာမျိုးတော့မဟုတ်တော့ဘူးပေါ့ဝိတုဇဉ်တဘာဝဆိုတာကတော့ကာမဂုဏ်အာယုန်တွေမခံစားဘဲနေလို့ဖြစ်မှာမဖြစ်ပဲလူဝိကြောင့်ကဖုန်ကြီးလိုနေလို့ဖြစ်ပါမလ
ား
လူဆိုရင်လူလိုနေရမယ်ဖုန်ကြီးဆိုရင်ဖုန်ကြီးလိုနေရမယ်အဲ့တော့မလွဲမချောင်သာတဲ့အာယုန်တွေခံစားဖို့ရှိရှိကြံစီတယ်သို့တော့အချိန်များများမကြံစီနဲ့အချိန်ပြင်းပြင်းမကြံစီနဲ့ရတာခံရနေတဲ့ကာမဂုဏ်ခံစားနေတဲ့ကာမဂုဏ်ကိုတာယာတဲ့စိတ်နဲ့ရှိရှိကြံစီတဲ့နေရာမှာလည်းအချိန်ပြင်းပြင်းမဖြစ်စေနဲ့အချိန်ကြာကြာမဖြစ်စေနဲ့သောတာပန်တက္ကရာကအရိယပုဂ္ဂိုလ်တွေလည်းကာမဂုဏ်မခံစားဘူးလား
ခံစားပါတယ်ဗျာ
သူတို့ခံစားတာကြတော့ဘယ်လိုလဲဆိုတော့ကာမတဏှာလို့ခေါ်တဲ့အနာယောဂါဖြစ်လာလို့ယောဂါဖြစ်လာလို့ယောဂါပြောက်အောင်ဈေးကုသတဲ့သဘောနဲ့ခံစားတာတဲ့အခုတရားနာပိဋကများပျော်ရွှင်စရာတာယာစရာလေးတွေကာမဂုဏ်ခံစားတာဆိုတော့တချို့ကစကလုံးကြီးကြိုက်ချင်မှကြိုက်ပါနော်တာယာစရာတွေပျော်ရွှင်စရာတွေခံစားနေတာကခံစားခြင်းလို့ခံစားနေတာလားဈေးကုတဲ့သဘောနဲ့ခံစားနေတာလား မဖြစ်တော့ဘူးเนาะအဲ့တော့ပုထုဇဉ်ပင်ဖြစ်တော့လည်းပဲအရိယပုဂ္ဂိုလ်ရဲ့ဤကိုအတုမယူသင့်ဘူးလားအ
တ
ုယူသင့်ပါယူသင့်နေစိတ်မှာကိလေသာလေးကထိုးဆွလာလို့အခမ်းရခက်နေလို့ဒီအခမ်းရခက်တဲ့ယောဂဝေဒနာလေးပျောက်ကင်းသွားပါစေဆိုပြီးတော့ဆေးကုတဲ့သဘောဆေးလိမ့်ပြီးတဲ့သဘောတော့ပဲခံစားစိတ်ထဲကနေဆွဲဆွဲလန်းလန်းတန်တန်တတမဖြစ်စေနဲ့ဆွဲဆွဲလန်းလန်းတန်တန်တတညီညီကကန်မဖြစ်စေနဲ့ဒါဆိုရင်အနာဘိဇာလူယေရှုကြံစီခြင်းဆိုတဲ့မကောင်းတဲ့ဂုဏ်ရဲ့ဆန့်ကျင်ပဲဖြစ်သွားတာပေါ့အဲ့ဒါဆိုရင်ဖခင်နဲ့နီးတဲ့လူဖြစ်သွားမယ်တနည်းပြောမယ်ဆိုရင်ကာမဂုဏ်အာယုန်ကြီးခံစားဖို့ကိုပဲရှေးရှုမကြံစည်တော့ဘူးဆိုရင်တရားဓမ္မတွေအားထုတ်ဖို့ပဲရှေးရှုကြံစည်မယ်ကုသိုလ်ကောင်းမှုတွေပြုဖို့ပဲရှေးရှုကြံစည်မယ်အဲ့ဒါဆိုရင်ဖခင်နဲ့နီးတဲ့လူဖြစ်သွားမှာပေါ့ခုတရားဝဲလာကြတဲ့ဆိုရင်မနေ့ကတည်းကနေ့လေကတည်းကညနေကတည်းက6နာရီအမီသွားမယ်9နာရီခွဲလောက်ရအောင်သွားမယ်နေရာဆော့ဆော့ဦးမယ်လို့ဆိုလဲ9နာရီကတည်းကရအောင်သွားမယ်နဲ့ဆိုပြီးတော့ရှေးရှုမကြံစည်ဘူးလား ကြံစည်ပါဗျာကြံစည်တယ်ရုံးစင်ခတ်တုတ်တုတ်လေးပြေးလို့ဈေးအပြန်ကြောင်းအပြန်ခတ်တုတ်တုတ်လေးပြေးလို့တရားဝဲမှီအောင်မှီအောင်ဆိုပြီးတော့ရှေးရှုကြံစည်နေတာကြတော့ကုသိုလ်စိတ်နဲ့ရှေးရှုကြံစည်တာဖခင်နဲ့နီးတဲ့စိတ်တက်တွေဖြစ်နေတာအဲ့ဒါဆိုတော့ဖခင်နဲ့နီးတဲ့လူဖြစ်သွားမှာပေါ့နော်နောက်အင်္ဂါရတစ်ခုကကာမေတုတိဗ္ဗတာရာကောတဲ့ကာမစိတ်အာကြီးတဲ့ပုဂ္ဂိုလ်ဟာဖခင်နဲ့ဝေးတဲ့လူပဲဒါကကာမေတုတိဗ္ဗတာရာကောကိုမြတ်မလို့သူအဆင့်နဲ့သူအဓိပ္ပာယ်အမျိုးမျိုးပြောလို့ရတာပေါ့ကိုကတော့အဆိုးဆုံးအဆင့်ကနေစပြီးတော့ပြောလိုက်တာနော်ကာမစိတ်အာကြီးတယ်ဆိုတော့ကြောက်စရာမကောင်းဘူးလားကြ
ော
က်စရာကောင်းတယ်စကလုံးကြားရတဲ့ကိုကြောက်စရာကောင်းတယ်နော်ကာမစိတ်အာကြီးတဲ့ပုဂ္ဂိုလ်ဟာဖယားနဲ့ဝေးတဲ့လူပဲတဲ့ကာမဘုံမှာမွေးဖွားလာတဲ့ကာမလူသားတွေဆိုတော့ကာမဂုဏ်ချမ်းသာသူအတိုင်းတာနဲ့သူထိုက်လိုက်တော့ခံစားရမှာပေါ့ဒါပေမဲ့စီးပေါင်းကိုကြော်လွန်ပြီးတော့မခံစားသင့်ဘူးကိုယ်နဲ့ထိုက်တန်ရထိုက်တန်ရပဲခံစားသင့်တယ်ခံစားသင့်ခံစားထားတဲ့ကြုံလွန်ပြီးတော့ခံစားခြင်းနဲ့ဆိုရင်ကာမစိတ်အာကြီးတယ်လို့ခေါ်ရမှာပေါ့အထုတ်ထိတ်နေပြောမယ်ကာမဆိုတာကကာမစိတ်လို့ပြောလိုက်တော့လူတွေထင်တာကဟိုဖုံမအယုံကာမဂုဏ်ခံစားတာလို့ဒီလိုပဲထင်လိုက်တာနော်အမှန်ကတော့မဟုတ်ကိုယ်နှစ်သက်တဲ့အစင်းအယုံတွေကိုခံစားနေတဲ့အချိန်မှာဖြစ်တဲ့စိတ်လေကာမစိတ်ပဲအတန်းအနံ့အရသာအထီးတွေ့ကိုယ်နှစ်သက်တာတွေခံစားနေတာမှန်သမျှကာမစိတ်ပဲအဲ့တော့အထုတ်ထိတ်နေပြောမယ်ဆိုရင်တော့ဖုံမအယုံကာမဂုဏ်ခံစားတဲ့ကာမစိတ်အဲ့ဒီမှာတချို့ကြတော့အာကြီးသွားတယ်လွန်ကဲသွားတယ်ကိုယ့်ရဲ့ကာမပိုင်းရှိပါရဲ့နဲ့ကာမပိုင်းကိုကြော်လွန်ပြီးတော့ကိုယ့်ခေတ်မှာနောက်မီးလက်နာတွေအများကြီးမရှိဘူးလားနောက်မီးလက်နဲ့ဆိုတာကာမစိတ်အာနေတာလားကာမစိတ်အာကြီးတာလား
ကာမစိတ်အာကြီးတာပါအ
ဲ့တော့ကာမစိတ်အာကြီးတဲ့ပုဂ္ဂိုလ်တွေဟာဖယားနဲ့
ဝေး
တယ်လူဒါကတော့အထုကိုရှင်းပြနေကြကိုမလို့တော့ပါဘူးနော်တချို့ကြတော့လေအဲ့ဒီလိုကာမစိတ်အာကြီးတဲ့ပုဂ္ဂိုလ်ကြတော့လေစကလုံးလေးတွေလှအောင်တော့ပြောတာပေါ့ကာမစိတ်အာကြီးတာမဟုတ်ပါဘူးအချစ်တွေများတာပါတဲ့အိမ်တော်ရတာကြာပြီးပြီမလဲအချစ်စစ်တွေကထပ်တွေ့နိုင်သေးတယ်တဲ့ဒီလိုလဲဆိုကြသေးတယ်နော်အချစ်စစ်ဆိုတာတဦးတယောက်တည်းမဟုတ်ပါဘူးတဲ့ဥယေပေါင်းများစွာမှာများစွာဖြစ်ခွင့်ရှိပါတယ်ဖြစ်နိုင်ပါတယ်အချစ်သူတွေတည်းရဲ့အဆိုအရပေါ့နော်အဲ့ဒါကာမစိတ်အာကြီးတဲ့ဆိုတဲ့စကလုံးလေးကိုပဲနည်းနည်းလေးလျှော့ပြီးတော့လာအောင်ပြောမယ်ဆိုတော့အချစ်စိတ်မှားယွင်းနေတာအချစ်စိတ်မှားယွင်းနေဆိုတာလည်းကာမေတုဒိဗ္ဗတာရာကောပေါ့လွန်ခဲ့တဲ့နှစ်ကပြီးခဲ့တဲ့နှစ်ကဖြစ်ခဲ့တဲ့တကယ့်အဖြစ်အပျက်လေးတခုပြောပြအောင်မယ်အောက်ပြီးအောက်ရွာကမြို့တစ်မြို့ကပေါ့ကာယကံရှင်ရဲ့နာမည်တွေကိုတော့ပြောင်းလဲထားပါမယ်ငွေရဲ့နာမည်တွေမပြောတော့ဘဲနဲ့မဇ္ဇပဲမနှင်းစီလို့နာမည်လေးပြောင်းပြီးပြောမယ်နော်မဇ္ဇပဲနဲ့မနှင်းစီမြို့တစ်မြို့ရက်ွက်တစ်ခုကလမ်းတလန်းလေးမှာပဲအတူနေကြတယ်မနှင်းစီမှာကအိမ်ောင်ရှိတယ်အိမ်အောင်ရဲ့နာမည်ကိုလည်းကိုနေမင်းလို့ပဲထားကြပါစို့နေမင်းတို့လာမင်းတို့လို့ပေါ့နော်နာမည်တူရှိရင်တော့ခွင့်လွှတ်ပါနော်အဲ့ဒါကိုနေမင်းနဲ့မဇ္ဇပဲပေါ့နော်ကိုနေမင်းနဲ့မဇ္ဇပဲကဇနီးမောင်နှံသူတို့နဲ့9အင်ကျော်6အင်ကျော်လောက်မှမနှင်းစီဆိုတဲ့မင်းကလေးတယောက်ကလည်းနေတယ်သူတယောက်ထဲနေတာတော့မဟုတ်ဘူးပေါ့လေမိဘနဲ့မနှင်းစီက18နှစ်လောက်ပဲ18နှစ်18နှစ်လောက်ပဲရှိသေးတယ်မဇ္ဇပဲကတော့အသက်29 30ရှိပါပြီကိုနေမင်းကယူကလည်းအမတန်ချောပါတယ်အဲ့တော့မနှင်းစီကကြောင်းသွားကြောင်းပြန်နေကိုနေမင်းရဲ့ယုံသားယုံပြန်အလုဆင်းအလုပြန်နေတလန်းနဲ့ဆိုတော့ခဏခဏတွေ့မြင်မှများတော့ကျင်နာသွားတယ်ဆိုတဲ့အတိုင်းပဲမဆပဲအဲမနှင်းစီကလည်းကိုနေမင်းကိုချစ်သွားတဲ့ပုံမြင်ပြောနေတာမဟုတ်တကယ်ဖြစ်တယ်နော်တဲ့ဆိုလို့အဲ့တော့စိတ်ထဲကနေကြိတ်ပြီးတော့ချစ်ယုံနဲ့မကြည်နပ်ဘူးကိုနေမင်းကိုပိုင်ဆိုင်ခြင်းနဲ့ရယူခြင်းနဲ့
ဲ့ဒီစိတ်ကိုထိန်းချုပ်မရလွန်ကင်းလာတဲ့အခါကျတော့တနေ့ကိုနေမင်းအလုပ်သွားတဲ့အချိန်မဇ္ဈပဲအိမ်ပေါ်တက်သွားပြီးတော့ငိုပြတော့တာပဲကိုနေမင်းကိုသူဘလောက်ချစ်တဲ့အကြောင်းဘလောက်ဆွဲလန်းတဲ့အကြောင်းစားလဲကိုနေမင်းစိတ်အိတ်လဲကိုနေမင်းစိတ်ကိုနေမင်းကိုမှမရရရင်တော့ပေးရပါတော့မဇ္ဈပဲလိုအမျိုးသမီးကလည်းရှာမှရှာတဲ့အမျိုးသမီးပါပဲငါယောက်ျားကိုချစ်ရမလားအယောက်ျားကမမြင်ရင်ပြရမယ်လို့ပြောရမလားဆိုပြီးတော့ပပိတ်ရိုက်တာတော့အိမ်မောကမောင်းထုတ်တာတော့မလုပ်ဘူးသူကပါဝင်ငိုလိုက်သေးတယ်မနင်းစီငိုတာတနာပြီးတော့မနင်းစီရဲ့ခံစားချက်လေးတနာပြီးတော့သူကပါငိုလိုက်သေးတယ်အဲ့တော့မမရဲ့သမီးကိုကူညီပါအောင်သမီးကိုကယ်ပါအောင်သမီးကိုနေမင်းကမမြင်ရင်တော့ပြရပါလိမ့်မယ်ကိုနေမင်းနဲ့သမီးပေါင်းချင်လို့ပါဆိုတော့ဟိုကလေမျက်ရည်လေးဆန်းဆန်းဆန်းနဲ့သမီးဘာမှမပူပါနဲ့ကိုနေမင်းကိုမမလှူပါမယ်ကိုနေမင်းကတကယ်ဆန္ဒရှိမယ်ဆိုရင်မမကွာရှင်းပြီးတော့မနှင်းစီလေးနဲ့ပေးစားပါမယ်အဲ့ဒီလိုပြောပြီးတော့ဖြောင်းဖြားလွတ်လိုက်တယ်နောက်နှစ်ရက်သုံးရက်လောက်ကြာတော့မနှင်းစီကရက်ွက်လူကြီးသုံးလေးယောက်ခေါ်ပြီးတော့လာတောင်းတော့တာပါပဲတက်ခုဆိုင်နေအဲ့ဒါမနှင်းစီကရက်ွက်လူကြီးသုံးလေးယောက်လောက်ခေါ်လာပြီးတော့ကိုနေမင်းကိုလာတောင်းတယ်အဲ့ဒီကြတော့ကိုနေမင်းကဒေါ်ရီပွားပြီးတော့သူမိမမတ်စပယ်ကိုဆူတာပေါ့လေယောက်ျားကိုများဟဲ့လားဟိမကစမများမှတ်နေလားနင့်ကိုနေများဝေတန်တရားများမှတ်နေလားဟုတ်ကဝေတန်တရားမှတ်ကြီးဖြစ်သွားတာပေါ့ကြောင်းမြန်တော့ကြားနေမှကြောင်းမြန်တော့ဖြစ်သွားတာနော်ဟုတ်ကကိုနေမင်းကသာတကယ်ယူမယ်ဆိုရင်မတ်စပယ်ကစွန့်လို့ဖို့အဆင်သင့်ပါပဲအဲ့တော့ကိုနေမင်းကလူကြီးတွေကိုပြောလိုက်ပါတယ်ကျွန်တော်မတ်စပယ်ကလွဲလို့ဘသူကမှမချစ်ပါဘူးတလောကလုံးမှာမတ်စပယ်ကိုသာအချစ်ဆုံးပါမတ်စပယ်မသဘဲကလည်းလို့ဘသူနဲ့မှမပေါင်းသင်းနိုင်ပါဘူးအပြပြောလိုက်တော့အဲ့ဒီမှာမနှင်းစီလည်းရှက်ပြီးတော့မျက်နှာအုပ်ပြီးတော့ထွက်ပြေးသွားတာပေါ့အဲ့ဒီလမ်းထဲမှာကိုမနေတော့ဘူးလေဘယ်မြို့ပြောက်တော့မှကိုမသိတော့ဘူးနော်အဲ့ဒါကုခေမှာတချို့ဆိုင်ရေးဆရာဆိုင်ရေးဆရာမတွေကလည်းအမျိုးသမီးတွေကအများကြီးနဲ့ဆိုင်ရေးဆရာမတွေပေါ့လေအဲ့ဒါမျိုးသမီးတွေကမိမနောက်ဘူးလောက်တာတွေဘာတွေဒီဝိထုတွေရေးကြတော့အဲ့ဒါတွေဖတ်ပြီးတော့အဲ့ဒီစိတ်တွေဝင်သွားကြတာနော်အိမ်အောင်ရှိတဲ့ယောက်ျားကိုလည်းပဲမရရအောင်ယူတယ်အဲ့ဒီလိုဇာတ်လမ်းမျိုးတွေဖတ်ရအဲ့ဒီလိုဇာတ်လမ်းမျိုးတွေရုပ်ရှင်တွေဗီဒီယိုမှာကြည့်ရဆိုတော့တဖြည်းဖြည်းနဲ့နှလုံးသားထဲမှာအဲ့ဒီဓာတ်တတိတွေကဝင်သွားပြီးတော့အတူယူတာပဲကာမေတုတိဗ္ဗတာရာကိုသူ့ရဲ့အချက်စိတ်ဟာမှားယွင်းမနေဘူးလားမှားယွင်းနေတယ်တချို့ကလည်းပြောကြသေးတယ်မပေါင်းရပြီမဲ့စိတ်ထဲကချစ်နေရင်လည်းအချက်စိတ်ပါပဲတဲ့ကာမပိုင်ရှိတဲ့ပုဂ္ဂိုလ်ကိုပေါင်းနေဖြစ်စီမပေါင်းနေဖြစ်တော့မချစ်တတ်ပါဘူးတကယ်လို့ချစ်နေမိပြီဆိုရင်လည်းအဲ့ဒီစိတ်ကိုတနည်းနည်းနဲ့ပြောက်အောင်ဖျောက်ဖို့လိုအပ်ပါတယ်ဖဏတန်းကရက်တန်းကရက်ဆိုတဲ့အတိုင်းပေါ့လေနော်အဲ့ဒီစိတ်ကိုမထိန်းချုပ်နိုင်ဘူးဆိုတော့တဖြည်းဖြည်းလွန်ကဲလာပြီးတော့မနှင်းစီလိုဖြစ်မသွားနိုင်ဘူးလားတရားဝင်ကြီးမဖြစ်တော့မှစိတ်ထဲကနေအဲ့ဒီလိုဆွဲလန်းတဲ့စိတ်နဲ့ပေးသွားလို့ရှိရင်တော့ကောင်းရသုတ်ကိရောက်နိုင်ပါအောင်မလားမရောက်နိုင်ဘူးဘဝမှာလည်းပစ္စုပ္ပန်ဘဝမှာလည်းပျော်ရွှင်မှုမရနိုင်တော့ဘူးအဲ့တော့အဲ့ဒီဆံမိုးကြတော့ဘယ်နဲ့ဆိုကြမှာတို့လွယ်လွယ်ပဲဆိုလိုက်ကြပေါ့လေအချစ်ကြီးရင်အချစ်ကြီးဆိုတော့ကောင်းတယ်လို့ဖြစ်နေမှာမကောင်းပါဘူးနော်ကာမစိတ်ကြီးရင
်ကာမစိတ်ကြီးရင်
ဖျားနေဝေးမယ
်ဖျားနေဝေးမယ်ကာမစိတ်ကြီးရင်ဖျားနေဝေးမယ်ကာမစိတ်ကြီးရင်ဖျားနေဝေးမယ်
ကဗျာဆန်းဆန်းပြောမယ်ဆိုတော့ဟိုနောက်အိဗတ်တစ်ခုနဲ့ပြောတော့အချစ်စိတ်လွဲရင်ဖျားနဲ့မင်းနဲ့နီးရမှာအချစ်စိတ်လွဲရင်ဖျားနဲ့ဝေးမယ်ဒါကဘယ်တက္ကအိဗတ်နဲ့ဆက်လျှော့ပြီးတော့ပြောမယ်ဆိုရင်ကာမေတုတိဗ္ဗတာရာကိုတန်ရောစဉ်ကြီးရင်ဖျားနဲ့ဝေးမယ်ကာမေတုတိဗ္ဗတာရာကိုဆိုတာကတန်ရောစဉ်ကြီးတာကိုလည်းအိဗတ်ရတယ်နော်ခုလိုတရားပဲသွားမယ်အင်းကလူတွေစိတ်မချရတာနဲ့အဖေကြီးစိတ်မချရတာနဲ့အမေကြီးစိတ်မချရတာနဲ့ပါစိတ်မချရတာနဲ့သမီးစိတ်မချရတာနဲ့တန်ရောင်းစဉ်အနှောင်ဖွဲ့တွေကြီးနေတော့ကိုယ့်ကိုယ်ကောင်းမှုတွေပြုကျင်နိုင်ပြီလို့ရပါသေးရဲ့လား မရတော့ဘူးတန်ရောင်းစဉ်အနှောင်ဖွဲ့တွေဆိုတာကလည်းသိကြီးလွန်းရင်ကုသိုလ်တရားတွေကိုတမ်းမြတ်တာပဲတန်ရောင်းစဉ်လေးတွေကတမ်းမြတ်တာလားကိုယ့်ကိုယ်တိုင်းကတမ်းမြတ်တာလားကိုယ့်ရဲ့တန်ရောင်းစဉ်ကတမ်းမြတ်တာကိုယ့်တန်ရောင်းစဉ်ဖြစ်ခံရတဲ့သူတွေကတမ်းမြတ်တာတော့မဟုတ်ဘူးအဲ့ဒါဒါတွေကလည်းဒိဗ္ဗတိချက်ထင်ပြီးတော့စဉ်းစားတာရကတွေလည်းစဉ်းစားတန်ရုံစဉ်ကြည့်လို့ဘလို့ဒုက္ခရောက်ခဲ့ရဘူးတွေဘာညာစသည်အဖြစ်ပေါ့နော် အဲ့တော့တန်ရောစင်ကြည့်ရင်ဖယားနဲ့ဝေးမယ်အဲ့ဒါရဲ့ဆန့်ကျင်မဲ့ဆိုတော့ကာမိတုနသိဗ္ဗသာရာကိုကာမစိတ်အာမကြည့်ဘူးဆိုရင်ဖယားနဲ့နီးမယ်အချစ်စိတ်မလွဲဘူးဆိုရင်ဖယားနဲ့နီးမယ်တန်ရောစင်မကြည့်ဘူးဆိုရင်ဖယားနဲ့နီးမယ်တန်ရောစင်မကြည့်ဘူးဆိုတော့သိသေးတော့ရှိအောင်မယ်ဆိုတဲ့ဘောတော့ပါနေတာနော်ပုရုဇဉ်တဘာဝတော့ရှိမှာပေါ့သိမ့်မလွန်ခဲ့ဘူးသိမ့်မဆွဲလန်းဘူးအရေးကြီးပါတယ်ကာမစိတ်အာမကြည့်ဖို့ဆိုတာကလေကာမဂုဏ်ရဲ့အပြစ်တွေကိုဆင်ခြင်တတ်ဖို့လိုတာပေါ့ကာမဂုဏ်ရဲ့အပြစ်တွေကိုတကယ်မြင်နေဆိုရင်တော့လေရှောင်ကျဉ်နိုင်မှာပါပဲကာမိတုမိစ္ဆာစာရရဲ့အပြစ်ကိုပြတဲ့ဆောင်ပုဒ်လေးတွေရကြရလား၅ပါးသီလနဲ့ပတ်သက်တဲ့ဆောင်ပုဒ်မှာလေမိစ္ဆာစာရကျူးလွန်ကလေမုန်းကြသူများရန်သူပွား၍ရှာပါလက်တိချမ်းသာစိတ်ဤအဋ္ဌိပန္တုမျိုးယုတ်ခါခါမျက်နာမလအရှက်ရလျက်လက္ခဏာဣန္ဒြေရင်းသွေးချို့သိစိုးရင်များစွာချစ်သူကွာသည်ရှောင်ခါအပြန်အကျိုးသည်ကာမစိတ်အာကြည့်တယ်ဆိုရင်အာကြည့်တဲ့စိတ်ကိုမထိန်ချုပ်နိုင်ဘူးဆိုရင်ကာမိတုမိစ္ဆာစာရအမှုတွေလည်းပြုမိတတ်တယ်ပြည့်ရတော့လူတကာကမုံရလိမ့်မုံခံရလိမ့်မယ်စိုးရင်တော့ကကြီးတဲ့သူဖြစ်ရလိမ့်မယ်မိမဖြစ်ရလိမ့်မယ်မိမဖြစ်တဲ့သူတွေကာမိတုကျွလွန်လို့ဆိုလိုတာတော့မဟုတ်ဘူးနော်ကာမိတုရဲ့အကျိုးအပြစ်တွေထဲမှာလည်းမိမဖြစ်ရခြင်းဆိုရင်အကျိုးလည်းပါတယ်မိမဖြစ်တာကတော့အကြောင်းနှစ်ပါးရှိတာပေါ့လေမိမဘဝကိုတွေ့တာလို့လေမိမဖြစ်ရတယ်အတိတ်တွေကယောက်ျားဘဝတွေဖြစ်ခဲ့ပါရဲ့သားနဲ့လေကာမိတုမိစ္ဆာစာရအမှုကိုကျူးလွန်လို့သူတပတ်သားများကိုပြင်းမာလို့လေမိမမဖြစ်ခြင်းပေမဲ့လေမိမဖြစ်ရတယ်တချို့ကြတော့လေမိမဘဝကိုတွေ့တာတာမရှိဘူးလားမနေ့ကပဲဒကမကြီးတယောက်ကိုမေးကြည့်လိုက်တဲ့အကြောင်းဆက်စကားဆက်ဆက်သွားလို့ပေါ့တကမကြီးဖြစ်လျာပါတယ်လူဖြစ်မယ်ဆိုရင်ယောက်ျားဖြစ်ခြင်းလားမိန်းမဖြစ်ခြင်းလားဆိုတော့မိန်းမပဲဖြစ်ခြင်းနေတယ်။ဘာလို့တုံးလို့ဆိုတော့ယောက်ျားတွေကရှုပ်တယ်တဲ့။ယောက်ျားတွေကအရက်လဲတောက်တယ်တဲ့။မိန်းမလဲလိုက်စားတယ်တဲ့။ဖဲလဲရိုက်တယ်တဲ့။ယောက်ျားမကောင်းတာတွေကြီးပြောသွားတာနော်။အဲ့တော့ယောက်ျားမဖြစ်ခြင်းဘူးတဲ့တရားယောက်ျားဖြစ်လို့ရှိရင်အဲ့လိုမဟုတ်တာတွေရှောက်လို့အကုသိုလ်တွေများအပေလေးပါးတွေကြာနေမှာဆိုလို့တယ်။ဒါလို့ဆိုတော့မိန်းမကြတော့မဟုတ်တာမလုပ်တာကြာနေတာနော်။အဲ့ဒါနဲ့သူကပြောတာပေါ့ယောက်ျားတွေကမိမရှုပ်တယ်ဆိုတော့မိမတွေကြတော့ရောနောင်မီးမလင်းတာကြာနေတာပဲလို့မိမတွေလည်းပဲနောင်မီးလင်းတာမရှိဘူးလားယောက်ျားရဲ့မိမရဲ့ဆိုတာအဓိကမဟုတ်ပါဘူးမကောင်းမှုအကုသိုလ်ကုခိမဆိုရင်မိမတွေလည်းပဲအရက်တောက်ဘီယာတောက်တာမရှိဘူးလားမိမတွေလည်းဖဲရိုက်တာမရှိဘူးလားမိမတွေလည်းနောင်မီးလင်းတာမရှိဘူးလားအဲ့တော့သူကတော့အဲ့ဒါတွေလည်းကြောက်တာလည်းပါတယ်နောက်ပြီးတော့ကိုသားသမီးလေးတွေကိုကိုတိုင်းကိုလာလွယ်ဆဲလာမွေးပြီးတော့သူတို့ကိုလူလားမြောက်အောင်လိမ္မာရင်ကြီးအောင်ပညာတက်ကြီးတွေဖြစ်အောင်ပြုစုပြောထောင်ပေးရတာကိုလည်းသဘောကျလို့တဲ့အဲ့ဒါကြောင့်မိမပဲဖြစ်ချင်ပါတယ်အဲ့ဒါကြောင့်မိမဘဝကိုသဘောကျตาရပြီးတော့တွေ့တာတဲ့အတွက်ကြောင့်လည်းပဲမိမဖြစ်ရပါတယ်တချို့ကြတော့လေယောက်ျားကြီးပဲဖြစ်ချင်တယ်ဒါပေမဲ့လည်းယောက်ျားဖြစ်တဲ့ဘဝမှာငါဟဲ့ယောက်ျားဆိုပြီးတော့ကာမဂုဏ်တွေခံစားကြတဲ့ခံစားတရားနိလန်းနဲ့အညီခံစားတာကတော့ပြဿနာမရှိဘူးတရားနိလန်းကိုကြုံလုံပြီးခံစားတော့မိမမဖြစ်ခြင်းပဲလေဖြစ်ရတယ်ပန်တုတ်ဆိုတဲ့ယောက်ျားမဟုတ်မိမမဟုတ်ယောက်ျားရှာမိမရှာလည်းဖြစ်ရတတ်တယ်ကိုချစ်တဲ့သူတွေနဲ့လည်းကွဲကွာရတတ်တယ်ချစ်သူကွာသည်ဆိုတာကိုချစ်တဲ့သူနဲ့ခွဲရတာနဲ့အတူတူနေရတာဘယ်ဟာကောင်းလို့အတူတူနေရတာကောင်းတယ်လောကသဘာဝပေါ့နော်အဲ့တော့ကိုချစ်တဲ့မိဘတွေသားသမီးတွေကိုယ့်ရဲ့ချစ်တဲ့ဇနီးခင်မနီးမိဆွေတငယ်ချင်းတွေဒီလိုခွဲခွာနေရတယ်ဆိုတာလေအဲ့ဒီအကြောင်းတစ်ပါးလေးနည်းနည်းပါးပါပါရင်ပါမှာနော်မိဆွေကတော့ထားလိုက်ပေါ့လေခွဲခွာတာပါမယ်ပါမယ်ဆိုတချို့လူတွေသိမ့်မကြည့်နိုင်ဘူးဖြစ်နေနော်အဲ့ဒီလိုအဖြစ်ပေါ့လေကာမဂုဏ်ရဲ့အပြစ်တွေကာမမှားယွင်းခြင်းရဲ့အပြစ်တွေကိုဆင်ခြင်းပဲဆိုရင်လေကာမစိတ်အာကြီးတဲ့သူမဖြစ်တော့ဘူးပေါ့အချစ်စိတ်လွဲတဲ့သူမဖြစ်တော့ဘူးပေါ့တန်ရောစင်ကြီးတဲ့သူမဖြစ်တော့ဘူးပေါ့အမှန်ကတော့စိတ်ကလေးညီသက်အေးချမ်းနေတယ်ဆိုရင်ကာမဂုဏ်နဲ့ပတ်သက်တဲ့စိတ်တွေဟာခုနအရိယပုဂ္ဂိုလ်တွေလိုမျိုးအနာပေါ်လာမှအနာပြအောင်ဆေးကုပေးတဲ့သဘောလောက်နဲ့ပြီးတယ်စိတ်ကလေးကအမြဲတမ်းညီသက်အေးချမ်းနေရင်ကာမစိတ်တွေဟာအမြဲတမ်းမပေါ်ပါဘူးအဲ့ဒီအတွက်အာအကိုရဆုံးကတော့အာနာပါနကမ္မထံပဲအာနာပါနရဲ့အကျိုးတွေကိုမြတ်စွာဘုရားပြထားတော့သံတောစီဝပဏိတောစအသေးစနကောစဥပ္ပန္နုပန္နိပါပကိအကုတလီဓမ္မိဌာနသောအန္တရဓာပိတိဥပသမိတိကိုရင်ကလေးကသဘောကျလွန်လို့ရနေတဲ့ပါဠိလေးပါဝင်လေထွက်လေနှာသီးဝလေထိရရမှာတတိကပ်ပြီးတော့တမာတိလေးနဲ့ရှုမှတ်ရတဲ့ အလုဟာတဲ့တန်တော့အမတန်ညင်သက်တယ်တဲ့ကိုယ်လည်းပဲညင်သက်တယ်စိတ်လည်းညင်သက်တယ်ကိုယ်လည်းပဲညင်အေးတယ်စိတ်လည်းပဲညင်အေးတယ်တကယ်အားထုတ်ကြည့်ရင်ပြီးမှာပါနော်ပဏိတော့အမတန်မုံမြတ်တယ်ရုပ်မူရလေးတွေလည်းမုံမြတ်လာတယ်စိတ်မူရလေးတွေလည်းမုံမြတ်လာတယ်အသေးစနကောသွန်လောင်းထက်ခတ်စရာမလိုဘူးအပိုးစာဖြည့်ဆွတ်စရာမလိုဘူးကိုချမ်းသာစိတ်ချမ်းသာဖြစ်ဖို့အတွက်တခြားအရာတစ်ခုခုရဲ့အကူအညီမလိုပါဘူးတဲ့သူကြီးတသက်ကိုအရာသာရှိပါတယ်တဲ့သူကြီးတသက်ကိုချမ်းသာပါတယ်ဥပ္ပန္နုပ္ပန္နိပါပကေအကုသလီဓမ္မေဌာနသောအန္တရဓာပိတိဝိပသမေတိဆိုတာဖြစ်ပေါ်လာတဲ့မကောင်းတဲ့စိတ်တွေအကုသိုလ်စိတ်တွေမကောင်းတဲ့အတွေးတွေအကုသိုလ်အတွေးတွေကိုလည်းတစ်ခဏချင်းပယ်ဖြောင်းနိုင်ပါတယ်ဒါကြောင့်ကာမစိတ်အားနေတဲ့ပုဂ္ဂိုလ်ကာမဘုံသားဖြစ်နေပြီမဲ့ကာမစိတ်အားနေပြီးတော့တရားဓမ္မစိတ်တွေပဲအားကောင်းတဲ့ပုဂ္ဂိုလ်ဖြစ်ရှင်နေဆိုရင်ဘာလို့တော့ဆွဆွမြဲမြဲပွားသင့်တယ်လဲအာနာပါနကိုဆွဆွမြဲမြဲပွားတခြားရုပ်ဒီနာနေဖြစ်ပျက်ဒီမမြင်ရင်နေပါနာသီဝါလီတတိကပ်ပြီးတော့ပြီးသားထိုင်ရင်လည်းဖြစ်ဖြစ်သွားရင်လိုင်းရင်လုံရင်ကန်ရင်လည်းဖြစ်ဖြစ်မကြမကြနာသီဝါတတိကပ်ရှုမှတ်တဲ့အလုံးလေးလုတ်ကြည့်စမ်းပါစိတ်ကလေးကအေးချမ်းလို့မလွဲမရှောင်သာလုံးမသာကာမဂုဏ်ခံစားတဲ့သဘောတွေဖြစ်မယ်ငါကူကတရားလောက်ခံစားရကနေ90လောက်80လောက်80လောက်60လောက်စသဖြင့်ခံစားမှုအတိုင်းအတာတွေကိုတဖြည်းဖြည်းချင်းရှော့ရှော့ရှော့ရှော့နိုင်လာပါလိမ့်မယ်။အင်္ဂါဘဏ္ဍချက်ပြီးသွားတော့နှစ်ချက်ပြီးသွားပြီအဘိဇ္ဇာရဲ့ကာမစိတ်အာကြီးခြင်းရဲ့အဘိဇ္ဇာဆိုတာခုနဗားတဲ့တော့ရှေးရှုကြံစည်တာကာမဂုဏ်ကိုရှေးရှုကြံစည်တဲ့စိတ်ကြောင့်လေကာမိတုတိဗ္ဗတာရာကကာမဂုဏ်ပေါ်မှာတွေ့တာဆွလက်နဲ့စိတ်အာကြီးတယ်အကြောင်းကျိုးဆက်ဆက်နေတယ်ဆိုတဲ့အကြောင်းကိုပြောတာပါနော်အင်္ဂါ၉ချက်လုံးကသူ့နဲ့သူအကြောင်းကျိုးဆက်ဆက်နေတာပါပဲဒီကနေ့ပြောမှာကတော့အင်္ဂါ၄ချက်လောက်ပြောမယ်လို့တော့မှန်းထားတာပေါ့55မိနစ်လောက်တော့ရှိသွားပြီနော်အဲ့တော့ကာမဂုဏ်ကိုပဲရှေးရှုရှေးရှုပြီးတော့ကြံစည်ပါများတော့ကာမဂုဏ်စိတ်တွေပဲဖြစ်ဖြစ်ဖြစ်ဖြစ်လာတာပေါ့ဥစဉ်တို့သာသနာဘဝတုန်းကသာသနာ့ဘဝတုန်းကကြီးပဲခဏခဏပြောနေရတာနော်သာသနာ့ဘဝတုန်းကသာသနာတွေကအများကြီးဆိုတော့ဖြစ်ပျက်တွေကစုံနေအခုတရားဟောတဲ့ချိန်မှာထုတ်ထုတ်သုံးရတာတော်တော်ဟန်ကြတာနော်ဒါတော့မှတ်စုနဲ့မှတ်ထားတာမဟုတ်ဘူးအဲသာသနာ့ဘဝတုန်းကတရင်သုံးပေါ်ဥစဉ်တဘာပေါ့လေသူကတရင်စာဖတ်ပြီးဆိုလို့ရှိရင်ဘာတရင်ကိုဦးစားပေးပြီးဖတ်တယ်လဲဆိုရင်မင်္ဂလာဆောင်တရင်တွေကိုဦးစားပေးပြီးဖတ်တယ်စိတ်သက်ကြောင်းလန်းတဲ့တရင်နေထိမ်းမြလက်ထက်တဲ့တရင်နေမင်္ဂလာဧကံဘွဲကျေးဇူးတင်လှော်ရီအဲ့ဒါတွေကိုသရုဒ္ဓသရုသမီးနာမည်လေးဖတ်ရုံနဲ့မဟုတ်ဘူးဘယ်မျိုးဘယ်ရွက်ဘယ်ရက်ွက်ဘယ်လန်းကနေတဲ့ဥပဒုတော်ဘုသူရတာအသေးစိတ်ကိုဖတ်တာလေမင်္ဂလာဆောင်တဲ့တပုတ်မကြံအကုန်ဖတ်တယ်ဖတ်တော့လေတစ်ခေါက်ဖတ်တယ်လားဆိုတော့မဟုတ်ဘူးတဲ့၄-၅ခေါက်လောက်ဖတ်တာလေအရှင်ဖျားလို့ဘုန်းကြီးဘွားနဲ့မင်္ဂလာဆောင်တဲ့နဲ့ဘာမှလည်းမဆိုင်ပါဘူးကိုနဲ့ပြီးတဲ့လူတွေများပါလီမလားဆိုပြီးတော့အကြံမြင့်မျက်စိကစားရုံလောက်ဆိုရတာပါပဲအသေးစိတ်ကြီးပါလို့၃-၅ခေါက်ဖတ်နေရတာတုန်းဆိုတော့အားကြလို့တဲ့အားကြလို့ဆိုပြီးတော့မင်္ဂလာဆောင်တဲ့နေ့ကြီးပဲအမြဲတမ်းဖတ်တယ်အခုတော့လူထွက်ပြီးတော့မိမာရီရခလီးတွေလည်းငွေကုန်ပါပြီလူတယောက်ရဲ့ဘဝကိုအဲ့ဒီလူရှေးရှုကြံစည်တဲ့အတွေ့ကပြတ်ထမ်းပါတယ်မြင့်မြတ်တာကိုရှေးရှုကြံစည်ရင်မြင့်မြတ်တဲ့ဘဝဖြစ်မယ်နေရုပ်တာကိုရှေးရှုကြံစည်ရင်နေရုပ်နဲ့ဘဝဖြစ်မယ်ကိုယ်ဘာရီရှေးရှုကြံစည်နေတယ်လဲကိုယ်စိတ်ကိုယ်စိတ်ယုံပါပဲနော်တရားမြောက်အင်္ဂါရက်ကတော့ဗျာပဏစိတ်တော်တဲ့ဒါကတော့ဝကြအတိုင်းပြောတဲ့ဒါဗျာပဏစိတ်တော်ဗျာပဏစိတ်ရှိတဲ့သူဗျာပဏစိတ်ဆိုတာဖောက်ပြန်တဲ့စိတ်ရှိတဲ့သူပျက်စီးတဲ့စိတ်ရှိတဲ့သူဗျာပဏဆိုတာပျက်စီးတာပါပဲစိတ်ပျက်စီးနေတဲ့သူဟာဖယားနဲ့ဝေးတဲ့သူစိတ်ပျက်စီးတဲ့ဆိုတာတခြားမဟုတ်ပါဘူးဒေါသကြီးတာကိုပြောတာဒေါသစိတ်ရှိတာကိုပြောတာဒေါသစိတ်ကိုပဲဗျာပဏစိတ်လို့ပြောတာဒေါသဆိုတဲ့ပါဠိစကားလုံးကပျက်စီးခြင်းလို့အဓိပ္ပာယ်ရတယ်။ပျက်စီးစေတတ်တဲ့သဘောပျက်စီးနေတဲ့သဘောကိုပဲဒေါသလို့ခေါ်တာ။ဒေါသဖြစ်နေတယ်ဆိုရင်အဲ့ဒီဖြစ်နေတဲ့စိတ်ကလေးလည်းပျက်စီးနေတယ်။အဲ့ဒီစိတ်ပိုင်းရှင်လူလည်းပဲပျက်စီးနေတယ်။အမျက်ပိုင်းရင်နှစ်ဖက်နာမယ်ဆိုပြီးတော့ငြိမ်းရသောဘဝပိုင်းရှင်မှာရေးမထားဘူးလား။ရေးထားပါဘူး။ဒကာကြီးဦးလူမတော်အိမ်မှာတရားရောက်ဒေါသဖြစ်တိုင်းတရားရောက်ကသတိပေးဆိုပဲ။မဆွေကဒေါသဖြစ်နေပြီဆိုရင်ဦးလူမကဘေးကអော်တယ်အမျက်ပိုင်းရင်နှစ်ဖက်နာမယ်ဥလုံးမကြီးဒေါသဖြစ်နေပြီဆိုရင်လည်းမဆွေကအမျက်ပါရင်နှစ်ဖက်နာမယ်လို့သတိပေးတဲ့ဒါသူတို့ကိုယ်တိုင်လျှောက်ထားတာပေါ့နော်တချို့ကလည်းပဲအဲ့ဒီလိုအမျက်ပါရင်နှစ်ဖက်နာမယ်ဆိုတာမျိုးလေးကာယံနေနဗေဒီနဲ့လောက်တာကိုကလက်တဲ့ပော့တယ်ဆိုပြီးတော့ကဲရဲတယ် အဲ့ဒီလိုကံရနဘေးလေးနဲ့သာလုံမထိုင်ဘူးလို့မကြီးအဲ့ဒီသာသာလေးသုံးဖြစ်ပါမလား
သ
ုံးဖြစ်ပါဘူးမသုံးဖြစ်ဘူးနဘေးလေးနဲ့ဆိုတော့စိတ်ထဲမှာဆွဲသွားတယ်ဆိုလိုက်တဲ့အချိန်မှာလည်းစိတ်ကလေးပျော်ရွှင်သွားတယ်နဘေးလေးနဲ့ဆိုပေမဲ့သာသာလေးကလည်းအနှစ်သာရမပြီးပါဘူးလ
ား
နဘေးကရင်ပြီးရောဆိုပြီးတော့ရန်တန်လှုပ်ထတာမဟုတ်ဘူးအမျက်ပါရင်ဒေါသတွေပါနေလို့ရှိရင်နဲ့နှစ်ဖက်နာမယ်နှစ်ဖက်ဆိုတာကိုယ်လဲနာမယ်စိတ်လဲနာမယ်ကိုယ်စိတ်ဆိုတဲ့နှစ်ဖက်လဲနာမယ်မိမိအကျိုးသူတစ်ပါးအကျိုးဆိုတဲ့နှစ်ဖက်လဲပဲနာမယ်ပစ္စုပန်ကောင်းကျိုးတမလွန်ကောင်းကျိုးဆိုတဲ့နှစ်ဖက်လည်းပဲနာမယ်ဒေါသစိတ်ဖြစ်တန်းဖြစ်တိုင်းနှစ်ဖက်နှစ်ဖက်နာတာကြီးပဲနော်ဒေါသစိတ်ဖြစ်နေတဲ့သူတစ်ဖက်တည်းနာတယ်မထင်နဲ့ဒေါသစိတ်ဖြစ်ခံရတဲ့သူလည်းနာတာပဲကိုကဒေါသဖြစ်လို့သူများကိုဒေါသနဲ့ပျော်ဆိုမယ်ကြိမ်မောင်းမယ်ရိုင်းနှက်မယ်ပုတ်ခတ်မယ်ဆိုရင်ကိုယ်စိတ်လည်းနာတယ်ကိုယ့်ရဲ့ဒေါသဖြစ်ခံရတဲ့သူလည်းနာတယ်အမျက်ပါရင
်
နှစ်ဖက်နာမယ်အဲ့ဒါလေးသာစွဲနေအောင်မှတ်ထားပြီးတော့နော်အဲ့ဒါဗျာပါဏစိတ်တော်ဆိုတာပြည့်စိတ်ပြည့်စည်နေတဲ့ပုဂ္ဂိုလ်ဒေါသအာကြီးတဲ့ပုဂ္ဂိုလ်တချို့များဘလို့ဒီဒေါသကြီးတယ်ဆိုတာရှိရဟာနဲ့ဆက်ဆက်နေတာပဲကာမဂုဏ်ကိုရှေ့ရှုကြံစည်တယ်ကြံစည်ပါများလို့အဲ့ဒီကာမဂုဏ်ပေါ်မှာဆွဲလန်းသွားတယ်ဆွဲလန်းသွားတယ်ကာမဂုဏ်ကိုခံစားခွင့်မရဘူးဆိုရင်ဘုံတိုင်းကျပောက်ကွဲပြီးတော့စိတ်ပြည့်စည်သွားတယ်အရင်တော့ကလည်းပြောမှုပါတယ်တခါကြီးတယောက်ငရုတ်သီးသိကြိုက်တယ်ဒီငရုတ်သီးပဲရှေ့ရှုကြံစည်တော့ငရုတ်သီးကြိုက်တာပေါ့တခါတော့ဟိုဒီသမင်းစားတဲ့ငရုတ်သီးပအောင်အင်ရှင်မကထည့်ပေးရတာပေါ့တခါတော့အခန့်မသိလို့ငရုတ်သီးမပါတာမပါရကောင်းလားဆိုပြီးတော့နီးရတုံးနဲ့ကောက်ရိုက်လိုက်တာအင်ရှင်မပွေချင်းပြီးပြေးသွားတယ်ငရုတ်သီးလေးအတွက်နဲ့နော်ငရုတ်သီးပေါ်မှာတွေ့တာတက်မှတ်တဲ့တဏှာကြောင့်မလို့ရိုက်နဲ့တက်ဖြတ်ခြင်းဆိုတဲ့ရိုက်နဲ့တက်ဖြတ်လူစိတ်ဆိုတဲ့ဒေါသဖြစ်သွားတယ်သူလည်းပဲအချုံနှောင်ကြဆိုတော့နှစ်ဖက်မပြည့်စည်ဘူးလားပြည့်စည်တာပဲဟိုသာသနာဘဝတုန်းကမိတ်ဆွေယဟန်တပါးကလည်းပြောဘူးတဲ့သူကြောင့်သူငယ်ငယ်တုန်းကအကြောင်းပြောတာပေါ့လေသူကလည်းအိမ်မှာထမင်းစားလို့ရှိရင်ကြက်သားမပါရင်မစားဘူးတဲ့တခြားငါတို့ဘာတို့ညာတခြားအသားတွေလည်းမကြိုက်ဘူးကြက်သားတစ်မျိုးတည်းကိုပဲနေတိုင်းစားတယ်မနေရောနေရောညရောပေါ့အဲ့ဒါကြက်သားမပါတဲ့နေ့ဆိုရင်ပုဂံနေအကုန်လုံးမှောက်ပြစ်တယ်တဲ့သူကလည်းတူရီတော်သားဆိုတော့ဆိုးတာပေါ့အဲ့တော့ပုဂံနေဘာတွေကွဲတယ်ဆိုတော့မပြည့်စည်ဘူးလ
ား
ပြည့်စည်တယ်စိတ်တုပ်ပြီးတော့ပုဂံနေကင်ပေါက်ပုဂံနေကိုလက်နဲ့ရိုက်တော့ကိုယ့်လက်လည်းမနာဘူးလားကိုယ်လည်းလည်းနားတယ်ပကံလည်းကိုယ်တော့ပတ်ဆံလည်းကုံနေမိပါလဲစိတ်ဆင်းရဲတယ်နှစ်ဖက်လို့သာပြောတယ်အဲ့ကြတော့နှစ်ဖက်တင်မကြတော့ဘူးနော်သုံးလေးငါးဖက်ကိုနားတာပါပဲဒါကြောင့်ဒေါသဆိုတဲ့ပါဠိစကားလုံးလေးဟာမြန်မာလူပျက်စီးခြင်းလို့အဓိပ္ပာယ်ရတယ်ဆိုတာလေးစွဲနေအောင်မှာဒေါသဖြစ်ရင်တော့ပျက်စီးမှာတစ်ဖက်သားပျက်စီးတာမပျက်စီးတာအသာထားလောလောဆယ်ကိုယ်စိတ်ကတော့ပျက်စီးပါဘူးဒေါသစိတ်ဖြစ်နေတယ်ဆိုရင်ဘယ်တော့မှစိတ်မချမ်းသာဘူးနော်တော့အိယာဝင်ကဏီမှာဒေါသဖြစ်လို့ရှိရင်တော့အဲ့လိုပြောသေးလားမပြောတော့ဘူးဥစဉ်တို့ဒီလိုပြောလိုက်လို့ရှိရင်ကိုဖြစ်ခဲ့ဘူးတာလေးပြန်တရိယာမှာပေါ့ဒေါသကြောင့်ကိုဘလိုခံစားခဲ့ရတယ်ဆိုတဲ့အပြစ်လေးလည်းပြန်တရိယာမှာပေါ့ဥစဉ်တို့သာသနာဘဝတုန်းကယဟန်တကယဟန်မတယောက်ရဲ့ခြံထဲကအိမ်မှာပီးစားလေးပေါ့လေကပိယတယောက်နဲ့အဲ့ဒီလိုစားကြက်ဖို့နေဘူးတယ်လက်သူကဝေယဝဆရာဒီဘာဒီပြူပညာအိပ်ပြီဆိုလို့ခြံတော်နေဘာဒီပြူပြီးတော့ထောင်ထားပေးတာပေါ့တရက်တော့သူကခြံတော်ထောင်ပေးထားဥစဉ်တို့လည်း10နှစ်17နှစ်စားဒီဘာဒီကြီးပြီးတော့အိတ်တော့မယ်ဆိုတော့ဖြာလဲဒီကရင်အစွန်းခြံတော်အစွန်းနဲ့ဟိုခုရတာပေါ့လေဖြာအောက်ကိုခြံတော်အစွန်းလေးတွေခုခုလဲခုလဲရောခြံတော်ကျိုးတစ်ချောင်းကရျှော့ကြလာခြံတော်ကျိုးကိုတေချာချီမထားလို့ပေါ့အဲ့ဒါကွာစိတ်တူလိုက်မိတာခြံတော်ကျိုးတေချာချီမထားဘူးတိတ်ပေါ်ဆာတာပဲဒါလေးတောင်မှမချီရောက်လဲဆိုစိတ်ကတူသွားတာဒေါသဖြစ်သွားတာအဲ့ဒီညာကတော်တော်နဲ့အိတ်လို့မပြောတော့ဘူးတညာလုံးနိဗ္ဗာန်ကိုအိတ်မပြောတော့ဒေါသဖြစ်နေတာလေတခါတည်းဘာမဟုတ်တာလေကြောင်လေဒေါသဖြစ်အဲ့ဒီဖြစ်တဲ့ဒေါသကလည်းဘာရဲ့လို့မဟုတ်ခွင့်နဲ့လေစိတ်ထဲမှာဆွေးနေတတ်တယ်နော်အဲ့ဒါလေးအများနဲ့မှတ်ထားတော့နောက်ဆိုဒေါသဖြစ်မဲ့ကျရင်အဲ့ဒီခြံအောင်ကျူးလျှော့ကြလို့အိမ်မပြောတဲ့ညာလေးပြန်ပြန်သတိရဗျာပါဏစိတ်တော်စိတ်ပျက်စီးတယ်ဒေါသစိတ်ဖြစ်နေရင်ကာယဒေါသရဲ့တီယာစိတ်လည်းပျက်စီးတယ်ဒေါသစိတ်ရဲ့တီယာလူလည်းပျက်စီးတယ်အိမ်မပြောဘူးဆိုမှတော့မနဲ့ကြတော့ခေါင်းလည်းမကြည့်တော့ဘူးမျက်လုံးကလည်းကိုက်ဆက်ဒုက္ခရောက်တာပေါ့ဒါကြောင့်ဆိုလိုက်ပါဒေါသကြီးရင
်
ဖယားနဲ့ဝေးမယ
်
ဒေါသကြီးရင်ဖယားနဲ့ဝေးမယ်ဆိုတော့ဒေါသနည်းနည်းလေးရှိနေမှာမဝေးဘူးလည်းမထင်နဲ့ဒေါသရှိရင်ကိုပဲဒေါသစိတ်ဖြစ်နေတဲ့အခိုက်တန့်လေးမှာတော့ဖယားနဲ့ဝေးနေတာပဲဒါဆိုသူ့ရဲ့ဆန့်ကျင်မှာကြတော့အဗျာပါဏစိတ်တော့
စိတ်မပြည့်စည်တဲ့ပုဂ္ဂိုလ်ဒေါသမကြီးတဲ့ပုဂ္ဂိုလ်ဒေါသနည်းတဲ့ပုဂ္ဂိုလ်ဒေါသကင်းတဲ့ပုဂ္ဂိုလ်အဆင့်ဆင့်သွားမှာပေါ့နော်ဒေါသကြီးတဲ့သူတဲ့ဆိုင်တော့ဒေါသနည်းတာတော်သေးတာပေါ့ဒေါသနည်းတာတဲ့ဆိုင်တော့ဒေါသကင်းတာကပိုကောင်းတာပေါ့ပိုကောင်းတဲ့ကောင်းအောင်တော့ကြိုးစားရမှာပါနော်ဒီတုဒ္ဓမှာပါတဲ့အင်္ဂါရက်၉ချက်အကျွမ်းမဲ့ပြည့်စုံတာကတော့ယဟန္တာဖြစ်မှပြည့်စုံမှာပါအဘိဓါရီလုံးဝကင်းသွားတာလေယဟန္တာမှကင်းတာတကယ်တော့ဖះနဲ့အမြဲတမ်းနီးတဲ့သူဆိုတာယဟန္တာပါပဲသောတာပန်လည်းဖះနဲ့အမြဲမနီးသေးဘူးတက္ကရဂံလည်းဖះနဲ့အမြဲမနီးသေးဘူးအနာဂံလည်းဖះနဲ့အမြဲမနီးသေးဘူးပုထုဇဉ်ဆိုတော့မပြောနဲ့တော့ယဟန္တာမှမဖြစ်သေးဘူးဆိုတော့ဖះနဲ့နီးလိုက်ဝေးလိုက်နီးတယ်လေဝေးတယ်လေနီးတဲ့အင်္ဂါရနဲ့ပြည့်စုံရင်နီးမယ်ဝေးတဲ့အင်္ဂါရနဲ့ပြည့်စုံရင်ဝေးမယ်အပြာပါဏစိတ်တော့စိတ်မပြည့်စည်ဘူးဆိုတော့ဒေါသမကြည့်ဘူးဆိုတော့ဘာကြည့်တော့ဒေါသရဲ့ဆန့်ကျင်ဘက်ပါလေဒေါသမကြည့်ဘူးဒေါသမကြည့်ဘူးဆိုလို့ဒေါသမရှိုံနဲ့လည်းမပြီးဘူးဒေါသမရှိတဲ့အပြင်ကိုမေတ္တာလည်းအာကြည့်ရမယ်မေတ္တာအာကြည့်တဲ့ပုဂ္ဂိုလ်ဆိုရင်ဘုရားနဲ့နီးတဲ့သူပေါ့ဒေါသကပျက်စီးစေတယ်ဆိုတော့မေတ္တာကပြည့်စုံစေတာပေါ့ပျက်စီးတဲ့စိတ်ဆိုတာဒေါသပျက်စီးရရဲ့ဆန့်ကျင်ဘက်ဆိုတော့ပြည့်စုံတဲ့စိတ်ဟာမေတ္တာပျက်စီးတာကိုတနည်းပြောရင်တော့ဝိပတ္တိပြည့်စုံတာကိုတံပတ္တိဝိပတ္တိစိတ်ဆိုတာကဒေါသစိတ်ပျက်စီးတဲ့စိတ်တံပတ္တိစိတ်ဆိုတာမေတ္တာစိတ်တခါတော့ကမောင်မေတ္တာရဲ့မောင်ချမ်းသာရဲ့မောင်ကြောကြားရဲ့တငယ်ချင်း၃ယောက်အဖိုးအဖွားအိုနှစ်ယောက်သားသမီးမရှိတဲ့ဖိုးအိုဖွားအိုနေတဲ့အိမ်ကိုသွားပြီးတော့တကားခောက်ကြတောက်ဆိုတကားခောက်တော့ဖိုးအိုနဲ့ဖွားအိုထွက်လာမောင်ရင်တို့ဘာကိစ္စရှိလို့ပါလဲအဖိုးတို့အဖွားတို့သားသမီးတွေလည်းမရှိတော့ဖိုးတို့ဖွားတို့ကိုပြုစုခြင်းလို့ပါအဖိုးတို့ဖွားတို့အိမ်မှာပဲအမြဲနေပြီးတော့ပြုစုလုပ်ကြည့်ခြင်းလို့ပါမောင်ရင်တို့ရဲ့စိတ်ထားလေးတော့ကျေးဇူးတင်ပါတယ်ကွဒါပေမဲ့ဖိုးတို့ဖွားတို့ကလည်းဒီလိုပဲနှစ်ယောက်ထဲနေလာတာကြာတော့အဖိုးတယောက်မထားခြင်းဘူးမင်းတို့၃ယောက်ကိုလည်းတို့ကြွေးမထားနိုင်ဘူးကွတို့မတက်နိုင်ဘူးဖိုးတို့ဖွားတို့ရဲ့ကြွေးထားဖို့မွေးထားဖို့တော့ဘာမှမပူပါနဲ့ကျွန်တော်တို့ရှိရင်အဖိုးတို့ဖွားတို့ပြည့်စုံမှာပေါ့ကျွန်တော်တို့ပြည့်စုံလုပ်ကြည့်မှာပေါ့ကျွန်တော်တို့ရှာကြည့်မှာပေါ့တော်ပါပြီကွစသည်အဖြစ်မျိုးမျိုးတားရမရဘူးဖိုး၃ယောက်ကလည်းပြည့်စုံပြစီလုပ်ကြည့်ပြစီအဖိုးတို့ဖွားတို့အိမ်မှာပဲနေပြစီအတင်းပြောတော့အဖိုးနဲ့အဖွားကကဲဒါဆိုရင်လည်း၃ယောက်တော့တို့မတတ်နိုင်ဘူးကွသုံးယောက်လုံးကြီးတော့ခေါ်မထားချင်ဘူးတယောက်ပဲခေါ်ပါမယ်အဲ့လိုပြောတော့တငယ်ချင်းသုံးယောက်ကလည်းဒါဆိုလည်းဖိုးတို့ဖွားတို့ကြိုက်တဲ့တယောက်ခေါ်ပေါ့ခေါ်ပေါ့ဆိုတော့မောင်ချမ်းသာတွေကြည့်လိုက်တော့လေစိတ်နေရွှေတွေကညွတ်လို့ချမ်းသာတာကိုအဲ့တော့ဖွားကဖိုးကိုပြောတယ်ဖိုးကြီးရေကျုပ်ကတော့ချမ်းသာကိုပဲခေါ်ခြင်းနဲ့သူ့မှာကြည့်သမောင်စိတ်နေရွှေတွေညွတ်လို့ဝတ်ထားတာစိတ်ပြီးရင်ရွှေရွှေပြီးရင်စိတ်စိတ်နဲ့ရွှေနဲ့တစ်လက်စီဝတ်လို့ရတယ်အဲ့တော့ဘိုးကြီးကလည်းပြောတယ်နင်ကလည်းအသက်ဘွားကြီးကလည်းအသက်ကြီးကမှစိတ်နေရွှေတွေစိတ်ပြင်းရွှေတွေဝင့်မနေခြင်းစားမှနဲ့ငါကတော့မောင်ကြော်ကြားလေးပဲခေါ်ခြင်းနဲ့ငါလည်းဘဝတစ်ချောင်းလုံးမထင်မရှားအညာတရာဘွားနဲ့နေလာရတာဆိုတော့ပေကန်ဒီမှာထင်ရှားကြော်ကြားတဲ့လူတယောက်တော့ဖြစ်ချင်တယ်ကွယ်ကြော်ကြားကူပဲခေါ်တော့မယ်အဲ့ဒါနဲ့ဘိုးကြီးနဲ့ဘွားကြီးအဝေးမတက်ဖြစ်ကြတာပေါ့ရင်းရင်းခေါ်ရင်လည်းနောက်ဆုံးကြတော့အသက်တွေကြီးမှတော့ချမ်းသာတာလည်းလိုမနေမလို့ချင်ပါနဲ့တော့ကြော်ကြတာလည်းမလို့ချင်ပါနဲ့တော့မေတ္တာလေးကြည်ရတာမျက်နှာလေးကလည်းအီအီချမ်းချမ်းလာပြီးဝင်းကြီးလို့ဝှထတာကလည်းအပေါ်အစိမ့်အောက်အစိမ့်အီချမ်းလိုက်တာအပေါ်ကအစိမ့်ခနုနုအောက်ကအစိမ့်ခရင်ရင်ဒီကနေ့ချိန်မှာစိတ်အီအီချမ်းချမ်းလေးနဲ့မေတ္တာတရားလေးနဲ့ပဲနေတာကောင်းပါလေကဲဒီတော့ချမ်းသာလည်းမခေါ်တော့ဘူးကြော်ကြလည်းမခေါ်တော့ဘူးမေတ္တာပဲခေါ်တော့မယ်ကဲမောင်မေတ္တာလေးကြီးအိမ်မကိုကြွပါမောင်မေတ္တာလေးနဲ့ပဲဖိုးတို့ဖွားတို့နေပါမယ်ဆိုတော့မောင်မေတ္တာလေးလည်းခေါ်လိုက်ရောမောင်ချမ်းသာရောမောင်ကြောကြာရောသုံးယောက်လုံးလိုက်တက်လာကြတယ်ဟဲ့မောင်ရင်တို့မောင်ရင်တို့ဖိုးတို့ဖွားတို့ခေါ်တာကတယောက်ပဲခေါ်တာလေဘယ်နဲ့သုံးယောက်လုံးတက်လာကြတာတို့ဒီလိုရှိပါတဲ့ဖိုးတို့ဖွားတို့အဖိုးတို့အဖွားတို့ကသာချမ်းသာကိုခေါ်လို့ရှိရင်ချမ်းသာကဒီအိမ်မှာနေခဲ့ပြီးတော့မေတ္တာနဲ့ကြောကြာနဲ့ကပြန်ကြရမှာပါတကယ်လို့ကြော်ကြားတယောက်ကိုပဲယူလိုက်တယ်ဆိုရင်ကြော်ကြားကဖိုးတို့ဖွားတို့အိမ်မှာနေခဲ့ရပြီးတော့မေတ္တာနဲ့ချမ်းသာကပြန်ကြရမှာပါအခုတော့ဖိုးတို့ဖွားတို့ကမေတ္တာကိုခေါ်လိုက်တာဆိုတော့မေတ္တာသွားလိုက်ရကျွန်တော်ချမ်းသာနဲ့ကျွန်တော်ကြော်ကြားကမလိုက်မဖြစ်အမြဲလိုက်နေရလို့၃ယောက်လုံးအိမ်မော်တက်လိုက်တာပါ မေတ္တာသွားလေးကချမ်းသာနဲ့ကြော်ကြမလိုက်ရဘူးလား မေတ္တာသာရှိရင်ချမ်းသာကြွယ်ဝပါတယ်မေတ္တာသာရှိရင်အောင်မြင်ကြော်ကြပါတယ်ပြောရမယ်ဆိုရင်မေတ္တာတရားသာရှိရင်အရာအလုံးပြည့်စုံပါတယ်သဘောပေါက်ပါတယ်နော်တံပတ္တိစိတ်ပြည့်စုံတဲ့စိတ်ဆိုတာမေတ္တာစိတ်ပါပဲနောက်အဓိပ္ပာယ်တစ်ခုကဗဒုထမနသင်္ကပ္ပောသူတစ်ပါးကိုပျက်စီးစေလိုတဲ့အကျံစီရှိတဲ့ပုဂ္ဂိုလ်ဟာဖះနဲ့ဝေးတဲ့ပုဂ္ဂိုလ်ရှေးဟာရီနဲ့ကွင်းဆက်ပါပဲကာမဂုဏ်ချမ်းသာတွေကိုရှိရှိကြံစီတယ်မမောတယ်ဒေါသတွေဖြစ်တယ်ဒေါသဖြစ်တော့ကိုယ်ပိုင်ဆိုင်ခြင်းနဲ့ပစ္စည်းဝိထုတွေအတွေ့သူတစ်ပါးကိုထိခိုက်ပျက်စီးအောင်ပြုလုပ်တယ်သူတစ်ပါးကိုထိခိုက်ပျက်စီးအောင်ဘယ်လိုလုပ်ရမလဲဆိုတာကိုအမြဲတမ်းကြံစည်နေတယ်အဲ့ဒီလိုသူတော်ဘာအကျိုးစီးပွားပျက်စီးအောင်သူတော်ဘာထိခိုက်နစ်နာအောင်သူတော်ဘာသိကြည်အောင်ကြံစည်နေတဲ့ပုဂ္ဂိုလ်ဟာဖះနဲ့ဝေးတဲ့ပုဂ္ဂိုလ်ပဲကိုယ့်ရဲ့ပိုင်ဆိုင်ခွင့်အတွေ့သူတော်ဘာရဲ့ရပိုင်ခွင့်နဲ့သူတော်ဘာရဲ့ဘဝကိုနင်းချဖြစ်စည်းဖို့အမြဲတမ်းကြံစည်နေတယ်ဆိုရင်အမြဲတမ်းကြံစည်တယ်ဆိုတော့အမြဲတမ်းဖះနဲ့ဝေးတာပေါ့အခိုက်အတန့်ကြံစည်တယ်ဆိုရင်အဲ့ဒီအခိုက်အတန့်မှာဖះနဲ့ဝေးတာပေါ့အဲကြောင့်ဗဒုထမနသင်္ကပ္ပောသူတစ်ပါးပျက်စီးဖို့ကြံစီနေတဲ့ပုဂ္ဂိုလ်ဟာလေဖះနဲ့ဝေးတဲ့ပုဂ္ဂိုလ်ဒါလေဒေါသကိုခြေခံတာပဲနော်ဒေါသစိတ်ဖြစ်နေပြီဆိုမှတော့သူတစ်ပါးကောင်းကျိုးအတွက်ကြံမာလားသူတစ်ပါးဆိုးကျိုးအတွက်ကြံမာလားသူတစ်ပါးဆိုးကျိုးအတွက်ပဲကြံစီမှာပဲအဲ့ဒီလိုသူတစ်ပါးဆိုးကျိုးတွေဖြစ်ဖို့ပဲကြံစီနေတဲ့သူဟာလေဖះနဲ့ဝေးတဲ့သူကိုယ့်ရဲ့ရပ်ကိုယ့်ရဲ့ရပ်ပိုင်ခွင့်အတွက်သူတစ်ပါးရဲ့ရပ်ပိုင်ခွင့်နဲ့ဘဝကိုဖြစ်စည်းတဲ့ပုဂ္ဂိုလ်ဟာအပေလေးပါနှခမ်းမှာရှောက်နေတဲ့ပုဂ္ဂိုလ်ပေါ့။လမ်းကြောင်းလမ်းမပေါ်မရှောက်ခွင့်နဲ့လမ်းဘေးကနေရှောက်နေတဲ့သူဖြစ်သွားတယ်။တနည်းပြောရင်တော့အပေလေးပါနေစားကလူလူပြောရမှာပေါ့နော်။မကောင်းမှုအကုသိုလ်တွေလုပ်နေတယ်။ကိုယ့်ရဲ့ပိုင်ဆိုင်မှုတွေသူတစ်ပါးကိုထိခိုက်ပျက်စီးအောင်နင့်နာအောင်လုပ်တယ်ဆိုရင်ငရဲနေစားကလူတိရစ္ဆာန်နေစားကလူပြိတ္တာနေစားကလူဘာလို့လဲဆိုတော့သိရင်ငရဲတိရစ္ဆာန်ပြိတ္တာအပေဘုံကိုရောက်မှသိကြနေလို့အပေလေးပါးနေဆက်မှနေနေတာဖြစ်လို့အပေလေးပါးနေဆက်ကလူကုသိုလ်ကောင်းမှုတွေပြုနေတဲ့ပုဂ္ဂိုလ်သူတစ်ပါးကောင်းရကောင်းကြုံမဲ့ကြံစီနေတဲ့ပုဂ္ဂိုလ်သူတစ်ပါးအကျိုးရှိမဲ့အလုပ်တွေပဲကြံစီလောက်ကင်နေတဲ့ပုဂ္ဂိုလ်ကြတော့သူဂတိနေဆက်ကလူနတ်ပြည်နေဆက်ကလူဓမ္မပြည်နေဆက်ကလူနိဗ္ဗာန်နေဆက်ကလူခုတရားနာပိသများကဘယ်နေဆက်ကလူတွေတော့နိဗ္ဗာန်နေဆက်ကလူအလေကလူစကားဝဲဤတဲ့သူငယ်တန်းတော့ကြားဘူးတယ်မလားနေဇက်ကလူစကားဝဲဤဒါလည်းမှန်တာပဲနော်မြန်မာနိုင်ငံနေနဲ့ဆိုတော့အိန္ဒိယနေဇက်ရှိမယ်တရုတ်နေဇက်ရှိမယ်ယူရီးယားနေဇက်ရှိမယ်ဘင်္ဂလားဒေ့ရှ်နေဇက်ရှိမယ်အိန္ဒိယနေဇက်ကလူဆိုတော့အိန္ဒိယတန်လေးဝဲမှာပေါ့တရုတ်နေဇက်ကလူဆိုတရုတ်တန်လေးဝဲမှာပေါ့ကိုနေဇက်ကလူဆိုတော့ဟိုဘက်လည်းရောက်ဒီဘက်လည်းရောက်ဟိုဘက်ကလူနေနဲ့ဆက်ဆံဒီဘက်ကလူနေနဲ့ဆက်ဆံဆိုတော့အတန်လေးတွေဝဲသွားတာပဲအပေလေးပါနေဇက်ကလူဆိုရင်လေလောဘအာကြီးတဲ့လူဆိုရင်လောဘသံဝဲမယ်ဒေါသအာကြီးတဲ့လူဆိုရင်ဒေါသသံဝဲမယ်မောဟအာကြီးတဲ့လူဆိုရင်မောဟသံဝဲမယ်အပေလေးပါနေဇက်ကလူကလည်းလောဘဒေါသမောဟအတန်လေးဝဲနေတာနော်ပြောတဲ့ဇာကားကလူကောင်းတယောက်ပြောတဲ့ဇာကားဖြစ်ပေမဲ့အဲ့ဒီဇာကားရဲ့အတန်မှာလောဘသံလေးဒေါသသံလေးမောဟသံလေးဝဲနေတာကိုသိရိပ်စိတ်ကဲနားလဲတဲ့လူတိုင်းသိပါတယ်နတ်ပြည်နေဆက်မြမပြည်နေဆက်နိဗ္ဗာန်နေဆက်ကလူကြတော့အလောဘသံလေးဝဲနေတယ်အာဒေါသသံလေးဝဲနေတယ်အမောဟသံလေးဝဲနေတယ်အဲ့ဒီအတန်ဝဲလာလေးကြတော့ချစ်စရာလေးအလေကလူစကားနေဤနေဆက်ကလူစကားဝဲဤဆိုတော့အလေကလူစကားနေဤအလေကလူဆိုတာကအရိယာပုဂ္ဂိုလ်တွေပါပဲအရိယာမှမဖြစ်သေးဘူးဆိုတော့နေဆက်ကလူကြီးပဲနော်ဒုက္ခိနေဆက်ရှိမယ်ဒုက္ခိနေဆက်ရှိမယ်ပေါ့ဒုက္ခိနေကဇက်ကလူဆိုရင်လောဓမောဒန်นี่ဝဲနေမယ်ဒုက္ခိနေဇက်ကလူဆိုရင်အလောအတော်အမောဒန်นี่ဝဲနေပါလိမ့်မယ်သူရဲ့ဆန့်ကျင်ဘက်အပဒုထမနာသင်္ကပ္ပောသူတစ်ပါးပျက်စီးစီလိုတဲ့အကျံစီမရှိဘူးသူတစ်ပါးပြည့်စုံစေခြင်းနဲ့အကျံစီပဲရှိတယ်မပျက်စီးစေခြင်းနဲ့မပြီးသေးဘူးပြည့်စုံစေခြင်းနဲ့စိတ်လေးလည်းရှိဖို့လိုသေးတယ်နော်မေတ္တာစိတ်အာကြီးသွားပြီဆိုတော့သူတော်ဘာပြည့်စုံအောင်ကြံစီတော့တာပါပဲ။ကြံမာပါစီချမ်းသာပါစီမေတ္တာပို့နေုံနဲ့မပြီးဘူး။ကိုတိလက်ရောက်ကုညီနိုင်အောင်ကြိုးစားတယ်။နှုတ်ထိပါဇက်ရောက်ကုညီနိုင်အောင်ကြိုးစားတယ်။စိတ်ကလည်းပဲသူတော်ဘာအကျိုးရှိဖို့ပဲကြံစီနေတယ်။မ မဟာတမဂန္ဒီဆိုတာအလုံးပြီးတယ်နော်တခါတော့ခရီးတစ်ခုသွားရင်လည်းယထာဘောအတက်မှာဖဏတစ်ဖက်ကကျွတ်ကြသွားတယ်ယထာကလည်းထွက်သွားတော့ဖဏပြန်ကောက်ဖို့မမီတော့ဘူးပေါ့အဲ့ဒါနဲ့ယထာဘောပါလာတဲ့သူ့ရဲ့ကြံနေတဲ့ဖဏတစ်ဖက်ကိုခုနကကျွတ်ကြကြံခဲ့တဲ့ဖဏတစ်ဖက်ကိုလှမ်းပြီးတော့ပြစ်လိုက်တယ်ဘာလုပ်တာလဲဘာဖြစ်လို့ပြစ်လိုက်တာလဲလို့မေးတော့ကျွတ်ကြကြံတဲ့ဖဏကောက်ကြတဲ့သူကတစ်ဖက်တည်းဆိုတော့ဘာမှလုပ်မရဘူးသူ့မှာလည်းတစ်ဖက်တည်းပါလာတယ်ဆိုတော့ဘာမှလုပ်မရဘူးအဲ့တော့အခုသူ့ကြံနေတဲ့တစ်ဖက်လေးပြစ်ပေးလိုက်တော့ကောက်ရတဲ့သူကဖဏတစ်ဖက်ထဲရတာမဟုတ်တော့ဘူးတစုံအပြည့်ရတာဖြစ်သွားပြီဒါဆိုရင်သူဖဏစည်းလို့ရသွားပြီတစ်ဖက်ထဲခြံထားလို့တော့သူလည်းဘာမှသုံးမရကိုယ်လည်းဘာမှသုံးမရမေတ္တာစိတ်အားကြီးတဲ့ပုဂ္ဂိုလ်ကြတော့သူတစ်ပါးကောင်းကျိုးရှိဖို့ပဲအမြဲတမ်းကြံစည်နေတာဆိုတော့လက်ရပြည့်အခြေအနေလေးတွေပေါ်မှာလည်းသူတစ်ပါးအကျိုးရှိအောင်ကြံစည်ပြီးတော့သူတစ်ပါးအကျိုးရှိအောင်လုပ်ကိုင်တတ်ပါလေဒါဆိုရင်သူတော်ဘာအကျိုးရှိရာရှိချောင်းကြံမယ်ဒီနေ့ပြောတော့အကျံဆိုးရင်ဖယားနဲ့ဝေးမယ်အကျံကောင်းရင်ဖယားနဲ့နီးမယ်မဟာတမဂန္ဒီတို့အကျံကောင်းသွားတော့ကုသိုလ်လေးရသွားတယ်တရားနာပိဋကများနဲ့တကွာစကြဝဠာအနန္တမှာရှိကြတဲ့လူနဲ့ဗြဟ္မာတတ္တဝါအလုံးကိုရောစိတ်ပါကျမ်းမာချမ်းသာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့သရင်ဒီနေ့2003ခုနှစ်ဒီဇင်ဘာလ19ရက်ရန်ကုန်မြို့စမ်းချောင်းမြို့နယ်အောင်ချမ်းသာရက်ွက်တိရိမင်္ဂလာလံကံမြင့်ကျောင်းတိုက်အတွင်ဆင်ရင်ကျင်းပါれဓမ္မဒါနတရားအလှူအမတဒါနအမြိုင်နိဗ္ဗာန်အလှူဓမ္မသဘင်မှာဝေးကွာတိုင်းကွာဝေးရမှာလားလို့အမိပေးထားတဲ့တရားတစ်ပုဒ်နဲ့ဓမ္မဒါနတရားအလှူပေးလူမှဖြစ်ပါれတရားလူရှင်အနေနဲ့တရားလူမပေးလူခင်တရားလူခံပုဂ္ဂိုလ်များအနေနဲ့တရားလူမခံယူခင်တရားပိုင်ရှင်ဖြစ်တော်မူတဲ့တပ္ပဉ္စမြတ်စွာဘုရားရှင်ကိုသူဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများခြင်းဖြင့်ရှိဥစွာရှိခိုးပူဇော်ကြရအောင်အလုံးမဲ့လက်ဥချီထားပြီးတော့မြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်အဓိပ္ပာယ်၃မျိုးတစ်မျိုးကို၃ခေါက်စီညီညီညာညာပွားများလိုက်ကြပါမြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများပူဇော်ပြီးပြီဖြစ်တဲ့အတွက်လက်ဥချီထားတာလေးတွေချထားပြီးတော့မျက်လုံးလေးတွေမှိတ်မထားပဲဖွင့်ထားပြီးတော့ထိုင်တဲ့ဣရိယာပုဂ္ဂိုလ်လည်းပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့တက်တာတဲ့ဣရိယာပုံနဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီဒီနေ့ဝေးကွာတိုင်းကွာဝေးရမှာလားတရားတော်ရဲ့ဒုတိယပိုင်းကိုဆက်ပြီးတော့နာယူကြရမယ်မြတ်စွာဘုရားရှင်နဲ့မိုင်မောင်းထောင်ချီဝေးကွာတဲ့နေရာမှာရှိနေပေမယ့်မြတ်စွာဘုရားရှိစေခြင်းနဲ့အကြီးအသေးတွေရှိတယ်ဆိုရင်ဝေးကွာမြတ်စွာဘုရားရှင်နဲ့ဝေးကွာပေမယ့်မကွာဝေးပါဘူးမြတ်စွာဘုရားရှင်ရဲ့သင်္ကန်းဆုံးကိုကင်ပြီးတော့မြတ်စွာဘုရားရှင်ရဲ့နောက်တော်ဘာကနေဖဝါချီထက်ကတ်လိုက်နေပေမယ့်မြတ်စွာဘုရားရှိစေခြင်းနဲ့အကြီးအသေးတွေမရှိဘူးဆိုရင်မြတ်စွာဘုရားရှင်နဲ့နီးကပ်ပြီမဲ့ကန့်နီးမနေပါဘူးကန့်နီးတယ်ဆိုတော့ဇလုံးကတော့လှတော့မလှဘူးเนาะအဲ့တော့လူရင်းကတော့မြတ်စွာဘုရား ရှိစေခြင်းနဲ့အည်သွေးတွေရှိတယ်ဆိုရင်လူချင်းဘလောက်ပဲဝေးဝေးမြတ်စွာဘုရားရှင်နဲ့နီးနေတာပဲမြတ်စွာဘုရားရှင်ကကန့်နေမြတ်စွာဘုရားရှင်အနီးနားမှာနေပြီမဲ့မြတ်စွာဘုရားရှိစေခြင်းနဲ့အည်သွေးမရှိဘူးဆိုရင်တော့မြတ်စွာဘုရားရှင်နဲ့ဝေးနေတာပါပဲမြတ်စွာဘုရားရှင်ကလည်းအဲ့ဒီလူနဲ့ဝေးတယ်အဲ့ဒီလူကလည်းမြတ်စွာဘုရားရှင်နဲ့ဝေးတယ်ဒါမြတ်စွာဘုရားရှင်ဝေးတယ်ဆိုတာလေးကိုပဲစကားနှစ်ခုထပ်ပြီးဟောတာပေါ့မြတ်စွာဘုရားနဲ့ကပ်ပြီးတော့နေနေပြီမဲ့မြတ်စွာဘုရားကသူ့ကိုကယ်ချွတ်ဖို့တတိမရအောင်ကယ်ချွတ်လို့မဖြစ်နိုင်ဘူးကယ်ချွတ်ဖို့မစင်စားဘူးအဲ့ဒါကိုပဲမြတ်စွာဘုရားရှင်နေနေလဲသူနဲ့ဝေးတယ်လို့ပြောတာပေါ့နော်အဲ့ဒါမနေ့တော့ကဘုရားနဲ့ဝေးတဲ့အင်္ဂါရက်ဘယ်နှချက်ပြောခဲ့လဲ
၄ချက်ပြောခဲ့ပါဗျာ
၄ချက်ပြောခဲ့တယ်အဲ့ဒီ၄ချက်တန်းစီပြီးပြောပါဆိုရင်ကတရားနေကုန်းချုပ်မှာပဲပြောကြတာပေါ့နော်မနေ့က၄ချက်ပြီးပြီဒီနေ့၅ခုမြောက်အချက်မုတ်ထတတိတတိကင်းတဲ့ပုဂ္ဂိုလ်တတိကင်းပြောင်းနေတဲ့ပုဂ္ဂိုလ်ဟာဘုရားနဲ့ဝေးတဲ့လူပဲသူပဲဆန့်ကျင်မဲ့ဆိုရင်တော့ဥပထိတတတိတတိကတ်တည်နေတဲ့ပုဂ္ဂိုလ်တတိရှိနေတဲ့ပုဂ္ဂိုလ်ဟာဘုရားနဲ့နီးတဲ့သူရှင်းရှင်းပြောတော့တတိမရှိတဲ့သူဟာဘုရားနဲ့ဝေးတဲ့သူတတိရှိတဲ့သူဟာဖယားနဲ့နီးတဲ့သူတတိဆိုတာဘာကိုခေါ်တာလဲတတိဆိုတာတတိပဲပေါ့နော်တတိမိတယ်တတိမိတယ်လို့လည်းမပြောကြဘူးလား
ပြောကြပါလေ
ဒီဘောင်နေငါမြင်ဘူးပါတယ်နာမည်တော့မိနေတယ်လို့မပြောကြဘူးလား အဲ့ဒီနာမည်လေးတွေမေ့နေတာကိုလည်းတတိမေ့တယ်လို့အရက်ထဲမှာပြောကြတယ်အဲ့ဒါတကယ်တော့တတိမေ့တာမဟုတ်ဘူးလူတယောက်ကိုတွေ့ဘူးတလူလို့မတွေ့ဘူးတလူလို့နဲ့ဘယ်တော့ကတွေ့ဘူးမှမသိဘူးဆိုပြီးတော့မေ့နေတယ်စဉ်းစားလို့မရဘူးဒါကိုလည်းတတိမေ့တယ်ပြောကြတာပဲလူတော့သိတော့သိတယ်နာမည်မေ့နေတယ်အများဖြင့်တော့အသက်ကြီးသွားပြီဆိုရင်ငယ်ငယ်တုန်းကရင်းရင်းနှီးနှီးရှိခဲ့တဲ့ပုဂ္ဂိုလ်တွေကတော့နာမည်မေ့နေတာမျိုးမရှိဘူးလား
ရှိပါလားခင်ဗျာ
ငင်းနာမလေးခမမေးဆိုတာလည်းရှိသေးတယ်နော်အဲ့တော့တတိမေးတယ်တတိမေးတယ်နာမရီမေးနေတာဒီအဖြစ်ပြက်ဒီမေးနေတာကလေးအဲ့ဒါတွေကတကယ်တမ်းကျတော့တတိမေးတယ်လို့အရက်ထဲမှပြောပြီမဲ့တတိမေးတာမဟုတ်ဘူးတင်ညာအာနေသွားတာဘာအာနေသွားတာလဲတင
်ညာအာနေသွားတာပါ
အမှတ်တင်ညာအာနေသွားတာခေါတော့ကနာမည်ကိုမှတ်ထားတယ်ချိန်ကြားလာတဲ့အခါကျတော့အဲ့ဒီအမှတ်တင်ညာကတဖြည်းဖြည်းပါပါပြီးတော့တင်ညာအာနေသွားတယ်တင်ညာအာနေသွားတဲ့အခါမှာနာမည်တွေဘာတွေအဖြစ်ပြက်တွေမမှတ်မိတော့ဘူးဦးဇင်းတို့ကျေးဇူးတော်ရှင်မဟာစီဆရာတော်ဖျားကြီးတော်မှာပြန်တော်မူကန်ဤနှစ်တွေမှာသာဝတိပြည်ကဇေတဝန်အကြောင်းတခါကြီးဟောရင်နဲ့အကြောင်းတခါကြီးဘူဝါလိမ့်ဆိုပိဋကတ်ကိုပြန်မေးသေးတာကဲဇေတဝန်အကြောင်းတခါကြီးဆိုလူတိုင်းမသိဘူးလား
သိကြပါလ
ားသိတယ်ဒါပေမဲ့ကျေးဇူးတော်ရှင်မဟာစီဆရာတော်ဖျားကြီးပြန်တော်မူကန်ဤနှစ်တွေမှာအနာရပင်ကိုမေးနေတာဟာတတိပဋ္ဌာန်ဒီတော့အာထုတ်နေပြီးတော့သူများကိုတတိပဋ္ဌာန်ဉာဏ်အထုဖို့ဟောနေပြီးတော့သူကြတော့တတိမေးလိုက်တာလို့မပြောနဲ့အဲ့ဒါတတိမေးတာမဟုတ်ဘူးတင်ညာအာနေသွားတာတက်တော့ကြီးတော့တင်ညာတွေအာနေသွားတာပေါ့ကြီးတိုင်းတင်ညာအာနေတယ်လို့မဆိုလို့ဘူးသူအကြောင်းနဲ့သူပေါ့နော်ဇေတဝန်အကြောင်းတခါကြီးဘသူဝေလူဝန်အကြောင်းတခါကြီးဘသူစသည်အဖြင့်အချက်အလက်တွေကိုမေ့နေပေမဲ့လောလောဆယ်ဖြစ်နေတဲ့ရုပ်သဘောနာမ်သဘောတွေကိုတော့ဆရာတော်ဖျားကြီးမေးပါမလား
မမေ့ပါဘ
ူးခင်ဗျမမေ့ဘူးဖြစ်နေတဲ့ရုပ်သဘောနာမ်သဘောကိုအမှတ်ရနေတာကမှတတိအစစ်အဲ့ဒီတတိစစ်ကတော့ရှိနေမှာပေါ့နော်ဒါပေမဲ့အချက်လက်တွေဆိုတာကတင်ညာနဲ့မှတ်ထားတာတချို့ရက်ထဲမှာလည်းပြောကြတယ်လေအချက်လက်တွေတော်တော်များများမှတ်မိတယ်အချင်းကြာတာတောင်မှတ်မိတယ်ဆိုရင်သူကတော့မှတ်ညာသိကောင်းတာပဲမပြောကြဘူးလား
ပြောကြပါလေခင်
ဗျမှတ်ညာကောင်းတာလားတင်ညာကောင်းတာလား
တင်ညာအားကောင်းတာပါ
တင်ညာအားကောင်းတာအမှတ်တင်ညာအားကောင်းတာမှတ်ထားနိုင်တဲ့တင်ညာဓာတ်ကလေးအားကောင်းနေတာကိုပဲရက်ထဲမှာတော့မှတ်ညာကောင်းတယ်လို့ပြောကြတာမုထတတိတတိကင်းနေရင်တတိမေ့နေရင်တတိမရှိရင်ဖယားနဲ့ဝေးတယ်ဥပထိတတိတတိကတ်တီးနေရင်တတိရှိနေရင်ဖယားနဲ့နီးတယ်တတိဆိုတာကိုအမှတ်ရတယ်လို့အများစုဘာသာပြန်ကြတာပါပဲတတိဆိုတာအမှတ်ရတာအမှတ်ရတာတိုင်းတော့တတိဖြစ်နိုင်ပါမလား
ဖြစ်နိုင်ပါဘူး
တနေ့တကြီးအဝေးရောက်နေတယ် ဇနီးကိုသတိရတယ်ခင်ပွန်းကိုသတိရတယ်သားကိုသတိရတယ်သမီးကိုသတိရတယ်မိတ်ဆွေအပေါင်းအသင်းတငယ်ချင်းတွေကိုသတိရတယ်အမှတ်ရတယ်အဲ့ဒါသတိလား
ဟုတ်ပါဘူ
းဒါပေမဲ့သတိရတယ်လို့တော့ပြောတာပဲနော်နင်ကငါသိသတိရတာပဲမင်းကငါသိသတိရတာပဲနဲ့မပြောကြဘူးလား
ပြောကြပါဘ
ူးပိဋကစာပေဓမ္မနယ်ပယ်မှာသုံးတဲ့သတိတော့မဟုတ်ဘူးအဲ့တော့တတိဆိုတာအမှတ်ရတာဘာကိုအမှတ်ရတာလဲဆိုရင်တော့လှုပ်သင့်လှုပ်ထိုက်တာကိုလှုပ်ဖို့အမှတ်ရတာတတိမလှုပ်သင့်မလှုပ်ထိုက်တာကိုမလှုပ်ဖို့အမှတ်ရတာတတိတတိအကြောင်းကတော့ဟိုတရားဒီတရားတွေမှာခဏခဏပြောခဲ့ပြီးသားပါဒီနေ့တရားမှာတော့တတိကိုဘယ်လိုလေးပြောအောင်မလဲဆိုပြီးတော့လမ်းလျှောက်ကိုယ့်ကိုတယောက်တည်းပွားစီပွားစီလှုပ်နေတုန်းပါးစပ်ပွားစီပွားစီလှုပ်နေတုန်းရှိသည်ဦးဇင်းရဲ့အပေါ်စာကြည့်ခန်းကနေပြီးတော့ဒီဥစဉ်သောတရင်သောနာကဥိစရလန်းနဲ့မတ်ပူလန်းတောင်းမှာပေါ့လေအဲ့ဒါမတ်ပူလန်းပဲခဏလေးမျက်စိအကြည့်ရောက်သွားတာပေါ့အဲ့ဒီအချိန်မှာကာတစီဖြတ်သွားတာတွေ့ကာတစီကပရာထုကအစိမ်းရောင်လေးကာကတော့အများကြီးဖြတ်နေတာပေါ့လေအဲ့ဒီလန်းကတော့နေ့လယ်ပိုင်းဆိုတော့တောက်လျှောက်ကိုဖြတ်နေတာပါပဲဥစဉ်ရက်ပြီးတော့ခဏကြည့်လိုက်တဲ့အချိန်မှာပရာထုကာတစီကဖြတ်သွားတယ်ကာရဲ့နောက်ခန်းမှာဗိုက်ရွှဲရွှဲလူတယောက်ကတိုက်ပုံအင်ကြီးနဲ့ထိုင်းနေတယ်တခါကြီးဦးလူမထက်ကိုရွှဲပေးတယ်နော်ဝါဝတုတ်တုတ်ပိုင်ရွှဲရွှဲတိုက်ပုံအင်းကြီးကြီးနဲ့မင်္ဂလာဆောင်သွားမလို့ပဲလားယုံမဲ့တက်မလို့ပဲလားတော့မပြောတတ်ဘူးပေါ့အဲ့ဒါကြည့်နေတဲ့အချိန်မှာပဲသူကကွန်းရံတုတ်ကလေးဖြီးနေတယ်ကွန်းရံတုတ်ကလေးရှိအပေါ်မှာကပလတ်စတစ်အကြီးလေးနဲ့အုပ်ထားတာပေါ့တရားလေးကိုတထုပ်ထုပ်ထားတာပေါ့အဲ့ဒါကွန်းရံလေးပါစတဲ့ထည့်ပြီးတော့အဲ့ဒီပလတ်စတစ်ကလေးကိုဒီလက်တော့မကြည့်ဘူးဒီတိုင်းပဲမှန်အပြင်ဘက်ကိုလွန့်ပြလိုက်တယ်အဲ့ဒီပလတ်စတစ်ကြီးကလမ်းမပေါ်အလဲတက်တက်မှာကျသွားတာအဲ့ဒီပလတ်စတစ်လေးကိုတော့မြင်နေရတယ်နော်စီကန်းရှိတဲ့နိုင်ငံကြီးသားတယောက်လူကြီးလူကောင်းတယောက်အနေနဲ့ကိုညာထုတ်တဲ့ပလတ်စတစ်ကိုဒီလိုကားပေါ်ကနေလက်လွတ်စပယ်ပြစ်သိမ်းရလား
မ
ပြစ်သိမ်းဘူးအမိုက်ပြဖို့တင့်တော်တဲ့နေရာလေးမို့လို့လမ်းပေးလေးမို့လို့လှမ်းပစ်တဲ့ဆိုထားပါတော့သူကပြက်တာပြက်တာလှဲ့တော့မကြည့်ဘူးဒီပလတ်စတစ်လေးဖယ်ကြသွားတယ်လဲလှဲ့တော့မကြည့်ဘူးတကယ်ဆိုရင်တော့ဒီပလတ်စတစ်လေးကားပေါ်မှာပဲခဏချတာအမိုက်ပြရမယ့်နေရာရောက်မှပြစ်တင်တာပေါ့အမိုက်ကိုဖြစ်တယ်လို့ပြစ်တယ်ဆိုတာလှုပ်တဲ့အလုပ်လားမလှုပ်တဲ့အလုပ်လားမလှုပ်တဲ့အလုပ်ပါမလှုပ်တဲ့အလုပ်ကိုမလှုပ်ဖို့သူအမှတ်မရဘူးအဲ့ဒါဆိုတော့တတိရှိတာလားတတိမရှိတာလား
တတိမရှိတာပါဗျာ
တတိမရှိတာသူ့ကြည့်ပြီးတော့မှကွန်ရထုတ်တဲ့ပလတ်စတစ်လေးလွှင့်ပြတာကြည့်ပြီးတော့မှတတိရဲ့အဓိပ္ပာယ်လေးဖြတ်ကနေ definition လေးပေါ်သွားတယ်နော်လှုပ်တဲ့လှုပ်ထိုက်တာလှုပ်ဖို့အမှတ်ရတာတတိမလှုပ်တဲ့မလှုပ်ထိုက်တာကိုမလှုပ်ဖို့အမှတ်ရတာတတိကွန်ရထုတ်တဲ့ပလတ်စတစ်လွှင့်ပြတဲ့ဘိုက်ဘူးကြီးကိုပဲကျေးဇူးတင်ရအောင်မယ်သူ့ကြောင့်ဒီအဓိပ္ပာယ်လေးထွက်လာတာနော်သူ့မမြင်လည်းပဲထွက်တော့ထွက်နေပြီးသားပါဒါပေမဲ့သူ့မြင်လိုက်တော့ပို့ပြီးတော့ခိုင်မြဲသွားတာပေါ့တတိဆိုတာကနာတိဝါလေးတတိကရှုတာတို့ကာယဝေဒနာစိတ်တ္တဓမ္မတတိပဌာန်အာယုံမှာအမှတ်ရနေတာတို့အဲ့ဒါကတော့အထွတ်ထိပ်တတိပေါ့ဝိပဿနာနေပေကတတိပေါ့လက်တွေ့ဘဝလူမှုနေပေမှာလည်းပဲတတိတွေမရှိရဘူးလ
ား
ရှိရတယ်ကုသိုလ်အကုသိုလ်ဆိုတာခဏတာလောကီနေပေမှာလည်းလှုပ်တင်လှုပ်ထိုက်တာကိုလှုပ်ဖို့သူ့ချိန်နဲ့သူအမှတ်ရရတယ်မလုတဲ့မလုထိုက်တာကိုလည်းမလုဖို့ရှောင်ကျင်ဖို့သူ့ချိန်သူ့ခါသူ့နေရာဒေသနဲ့သူအမှတ်ရရတယ်။အဲ့ဒီလိုအမှတ်မရဘူးဆိုရင်တော့တတိမင်းနေတာတတိကင်းနေတာတတိမဲ့နေတာတတိမရှိတာပေါ့။သူ့လောကမှာတခြားအတ္တမေဝါညာအလုတ်ဒီတတိရခြင်းတလို့ရပါစီအမှတ်ရခြင်းတလို့ရပါစီကာနောက်ခံထိုင်သွားပြီးတော့စိတ်ပတိနဲ့စိတ်ခြင်းတလို့စိတ်နေပါစီ။ကိုညာထုတ်တဲ့ plastic လွတ်ပြင်းဖို့မသိဘူးဆိုတာကိုအမှတ်မရလိုက်တာကတတိလွတ်သွားတာပဲတကယ်တတိရှိတဲ့ပုဂ္ဂိုလ်ကတစ်ဖက်ကပရိစိတ်ခြင်းနဲ့စိတ်နေပါစေကိုယ်ရတို့ထုတ်တဲ့စကုလက်လွတ်စပယ်မပြည့်သိမ့်ဘူးဆိုတာလည်းအမှတ်မရဘူးလားအမှတ်ရပါတယ်အမှတ်ရတယ်ဒါကြောင့်တတိဆိုတဲ့အဓိပ္ပာယ်ကိုဆွဆွမြဲမြဲမှတ်ထားနော်လှုပ်တဲ့လှုပ်ထိုက်တာကိုလှုပ်ဖို့အမှတ်ရတာတတိမလှုပ်တဲ့မလှုပ်ထိုက်တာကိုမလှုပ်ဖို့အမှတ်ရတာတတိဒါကပဲဒါကူပဲဓမ္မနယ်ပယ်နေနဲ့ပြောလည်းမယ်မှန်တာပါပဲလှုပ်တဲ့လှုပ်ထက်တာလှုပ်ဖို့အမှတ်ရတယ်ဆိုတာကုသိုလ်ကောင်းမှုတွေလှုပ်ဖို့အမှတ်ရတာပေါ့မလှုပ်တဲ့မလှုပ်ထက်တာအမှတ်ရဖို့မလှုပ်တဲ့မလှုပ်ထက်တာကိုမလှုပ်ဖို့အမှတ်ရတာဆိုတာ အကုသိုလ်တွေကိုရှောင်ဖို့အမှတ်ရတာပေါ့တတိဆိုတာအကုသိုလ်တွေကင်းစင်ဖို့အမှတ်ရတာကုသိုလ်တွေပြည့်စုံဖို့အမှတ်ရတာပါပဲတတိမရှိဘူးဆိုတာကိုတခြားမြန်မာစကားလုံးတစ်လုံးနဲ့ပြောလိုက်တော့မေ့တာပေါ့တတိမရှိတာကိုတနည်းအားဖြင့်ပါဠိလိုပြောတော့ပမာဒမေ့တာမေ့နေတာကိုလည်းတတိမရှိဘူးလို့ပြောရတာပဲမေ့တယ်ဆိုတော့ဘာတွေမေ့နေရင်တတိမရှိတာတော့ခုနပြောတဲ့ဟာဒီနဲ့ပဲပြန်ပြန်နဲ့လှုပ်တဲ့လှုပ်ထိုက်တာကိုလှုပ်ဖို့မေ့နေတာမလှုပ်တဲ့မလှုပ်ထိုက်တာကိုမလှုပ်ဖို့မေ့နေတာအဲ့ဒါဆိုရင်တတိမရှိတာပေါ့ကုသိုလ်ကုသိုလ်မေ့တာကိုမှပမာဒတတိမရှိတာလို့ခေါ်တာမဟုတ်ဘူးမေ့ခြင်းကလည်း၃မျိုးရှိတယ်ကာမဂုဏ်မှာအဘိဓမ္မာဆိုအနေဆုံးအဆင့်မကောင်းဆုံးအဆင့်အညံ့ဆုံးအဆင့်ကစကြည့်မယ်ဆိုရင်တော့ဒုစရိုက်တာပြုလုပ်ကနေတာမေ့ပြီးမီမကောင်းမှုအကုသိုလ်ဒုစရိုက်လုပ်တွေလုပ်နေတာဟာလည်းမေ့နေတာပဲကာမဂုဏ်မှာစိတ်ညွတ်ကနေတာမေ့ပြီးမီကာမဂုဏ်မကောင်းမှုဒုစရိုက်ပြီးတော့မလုပ်ပါဘူးဒါပေမဲ့လောကီအာယုံကာမဂုဏ်ချမ်းသာတွေမှာပဲစိတ်ညွတ်နေတယ်စိတ်အာယုံရောက်နေတယ်အဲ့ဒါဆိုရင်လည်းမေ့နေတာပဲတဲ့ဘာဝနာမှာစိတ်လွတ်ကနေတာမေ့ပြီးမီဒုစရိုက်လည်းမလုပ်ပါဘူးကာမဂုဏ်လည်းမခံစားပါဘူးတရားအတော့အာထုတ်နေပါတယ်တရားတော့ထိုင်းနေပါတယ်ကမ္မထအလုတ်ခွင်ဝင်နေပါတယ်ဒါပေမဲ့အဲ့ဒီကမ္မထအလုတ်ခွင်မှာကမ္မထအာယုံမှာစိတ်မရောက်ဖဲနဲ့ဟိုရောက်ဒီရောက်ဟိုလွင့်ဒီလွင့်နဲ့လွင့်နေတယ်ဆိုရင်အဲ့ဒီအချိန်ဟာလေမေ့နေတာပဲတဲ့မေ့ခြင်း၃မျိုးအဆင့်ဆင့်ရှိတယ်နော်မကောင်းမှုဒုစိုက်တွေပြုတ်ပြီးတော့မေ့နေရင်လည်းဖျားနေဝင်းနေတာပဲကာမဂုဏ်အာယုံတွေမှာစိတ်ရောက်နေသောအဖြစ်မေ့နေရင်လည
်း
ဖျားနေဝင်းနေတာပဲကာမဂုဏ်အာယုံခံစားနေတဲ့အခိုက်အတန့်လေးမှာကိုယ့်ကိုယ်ကိုသတိရတဲ့ဆိုရင်ပြောလိုက်အော်ငါဖျားနေဝင်းနေပြီလို့ကမ္မထာလုတ်ခွင်ဝင်မာရဲ့တဏှာကြီးဌာနကြီးဘုရားရှိတင်မလင်းခွေခါဆန်မျက်စိလေးမှိတ်ပြီးတော့ထိုင်းနေပါရဲ့ကမ္မထာအာယုံမှာစိတ်မရောက်ဘူးကမ္မထာအာယုံရဲ့သဘောသဘာဝလေးကိုမသိဘူးဟိုတွေးဒီတွေးလေးနဲ့ပဲအချိန်ကုန်နေတယ်ဆိုရင
်
မေ့နေတာပဲအဲ့ဒီအမေ့၃မျိုးกินရမှာပေါ့တတိရှိတယ်ဆိုရင်မကောင်းမှုအကုသိုလ်ဒုစိုက်တွေမလုတ်ဖဲနေတဲ့အချိန်ဟာမမေ့တဲ့အချိန်တတိရှိတဲ့အချိန်ပေါ့ကြောင်းကြထန်လိုက်ပေါ့နော်ကာမဂုဏ်အာယုံမှာစိတ်မညွတ်ဖဲကုသိုလ်အာယုံဒီမှာပဲစိတ်ညွတ်နေတဲ့အချိန်ဟာမမေ့တဲ့အချိန်တတိရှိတဲ့အချိန်ကမ္မထအလုခွင်မှာလည်းပဲကိုရှုမှတ်နေတဲ့သမထအာယုံပဲဖြစ်ဖြစ်ဝိပဿနာအာယုံပဲဖြစ်ဖြစ်အရှုခံအာယုံပေါ်မှာစိတ်ကလေးရောက်နေတယ်အရှုခံအာယုံရဲ့သဘောတဘာဝလေးကိုသူသည်ချာချာပိုင်ပိုင်နိုင်နိုင်သိနေတယ်ဆိုရင်မမေ့ဘူးတတိရှိတယ်တဘောပေါက်တယ်မလားမှန
်ပါပေါက
်ပါအဲကြောင့်ဆိုလိုက်ပါတတိရှိအတတိကင်းရင်
တတိကင်းရင
်ဖျားနေဝေးမေ
ဖျားနေဝေးမေတတိကင်းရင
်
ဖျားနေဝေးမေတတိကင်းရင်ဖျားနေဝေးမေတတိကင်းရင်ဖျားနေဝေးမေ
တတိကနှစ်မျိုးရှိတယ်ခလုံမထီဆူမကြီးတတိရဲ့အဟုတ်တိအထူးတိတတိရဲ့ကာယံမှာကဲ့အောင်တခါတည်းပြောထားတာတခါကြီးဥလူမကကာယံကြိုက်တယ်ဆိုတော့နော်ခလုံမထီဆူမကြီးတတိဆိုတာကိုလုံနေတဲ့အလုတ်ကိုအမှားမြင်မရှိအောင်ဂယုစိုက်တဲ့တတိပဲခေါင်းစဉ်ကခလုံမထီဆူမကြီးဆိုတော့လမ်းလျှောက်နေတယ်ဆိုရင်ခလုံလေးလည်းမထီအောင်ဆူလေးလည်းမညှိအောင်ဂယုစိုက်တဲ့တတိလမ်းသွားတာမှလားဆိုတော့မဟုတ်ဘူးခေါင်းတက်ပြီးတော့ပြောထားတာဘာအလုပ်ပဲလုပ်လို့ကိုလုံးနေတဲ့အလုပ်အမှားမျက်မရှိအောင်ဂယုစိုက်နေတာမျိုးလဲထန်သွားနွားမိမဖြစ်အောင်အဲ့ဒီလိုဂယုစိုက်တာမျိုးကိုဘာတတိခေါ်လဲခလုံးမထီဆူမညီတတိခုနကတုန်းကကိုညာထုတ်တဲ့ပလတ်စစ်လေးဖြစ်တယ်လို့မပြည့်ရဘူးဆိုတဲ့တတိမျိုးကလည်းခလုံးမထီဆူမညီတတိထဲမှာပါတယ်နော်အဟုတ်တိအထူးတိတတိဆိုတာကအဟုတ်တိအဟုတ်ရဲ့ဆန့်ကျင်ဘက်ကသမုတ်ပေါ့သမုတ်တိတတိမျိုးမဖြစ်ရဘူးအဟုတ်တိတတိမျိုးဖြစ်ရမယ်ပုဂ္ဂိုလ်တတဝါငါသူတစ်ပါးယောက်ျားမိန်းမရင်းမီတောတောင်အဲ့ဒါတွေကသမုတ်ထားတာပဲယောက်ျားကိုမြင်လို့ယောက်ျားမှန်းသိတာမိန်းမကိုမြင်လို့မိန်းမမှန်းသိတာအဲ့ဒီလိုသိတဲ့ပုံမှာအမှတ်ရနေတာကြတော့သမုတ်တိတတိပဲအဲ့ဒီသမုတ်တိတတိကိုကျွလွန်ပြီးတော့တကယ်အဟုတ်ရှိတဲ့ ယုတ်တရားနန္တရားဖောက်ပြန်ပြောင်းလဲနေတဲ့ယုတ်တရားသိမြင်ကမ်းညွန့်နေတဲ့နန္တရားတကယ်အဟုတ်ရှိတာကယုတ်နဲ့နံပဲအဲ့ဒီတကယ်အဟုတ်ရှိတဲ့ယုတ်နဲ့နံကိုသိစေနိုင်တဲ့တတိအထူးသီးဆိုတာတာမန်သီးရဲ့ဆန့်ကျင်ဘက်ပေါ့တာမန်သီးဆိုတာကမြဲတယ်လို့သိတယ်နေစကောင်းတယ်လို့သိတယ်ဒုက္ခပိုင်တယ်လို့သိတယ်အတ္တအဲ့ဒီတာမန်သီးရဲ့ဆန့်ကျင်ဘက်အထူးသီးကြတော့မမြဲဘူးအနေစာမကောင်းဘူးဒုက္ခမပိုင်ဘူးအနတ္တအနေစာဒုက္ခအနတ္တဆိုတဲ့အထူးသီးမျိုးဖြစ်စေနိုင်တဲ့တတိအဲ့ဒီလိုအဟုတ်သီးအထူးသီးတတိဆိုတာကဖြစ်တိုင်းဖြစ်တိုင်းရုပ်တဘာဝဖြစ်တိုင်းဖြစ်တိုင်းနာမ်တဘာဝလေးကိုဖြစ်နေတဲ့အတိုင်းသိနေတဲ့တတိပဲသွားရင်သွားတယ်လို့သိတာထိုင်ရင်ထိုင်တယ်လို့သိတာလျောင်းရင်လျောင်းတယ်လို့သိတာမျိုးပေါ့တတိပဋ္ဌာန်ရှုမှတ်နေလေးအတိုင်းသိသိနေတာကိုဘာတတိလို့ခေါ်လဲအဟုတ်သိအထူးသိတတိပါဘုရားလူတယောက်ကိုမြင်နေမြင်နေမြင်နေလို့မှတ်တယ်မြင်နေမြင်နေဆိုတဲ့စကားလုံးကလည်းတကယ်တော့သိညာပါပဲဒါပေမဲ့အဲ့ဒီသိညာအကောင်းလိုက်တော့တတိဆိုတာဖြစ်လာမှာပေါ့သိညာရဲ့နိဂတ်တော့အကြောင်းကထိတာသိညာပရဋ္ဌာနာတဲ့သိညာအမှတ်သိညာခိုင်မြဲတော့မှလည်းတတိဆိုတာဖြစ်လာတာဒါကြောင့်ရှုမှတ်ခါစားယောဂီပုဂ္ဂိုလ်ကတော့အမှတ်ကလေးကုပေးရသေးတာပဲလူတယောက်ကိုမြင်နေမောင်မြပဲဆိုကြပါစို့မောင်မြကိုမြင်နေမောင်မြဆိုတာလေပညာပဲမြင်နေဆိုတာလေပညာပဲဒါပေမဲ့မောင်မြမောင်မြမောင်မြမောင်မြနဲ့မောင်မြလူကြီးမှတ်နေတော့တော့အဟုတ်သည့်အထူးသည့်ဖြစ်ပါမလား
မဖြစ်ပါဘူ
းမဖြစ်ဘူးအမှတ်တော့အမှတ်ပဲနော်ပညာကိုမှတ်တာပဲမောင်မြကိုမြင်တဲ့အခါမှာမြင်နေမြင်နေမြင်တယ်လို့မှတ်တာကြတော့မြင်တယ်ဆိုတာလည်းပညာပဲဒါပေမဲ့အဟုတ်သည့်အထူးသည့်ဖြစ်လာနိုင်တယ်ပထမပိုင်းမှာသာမောင်မြဆိုတာလေးလည်းသိချင်းသိနေအောင်မယ်မြင်တယ်မြင်တယ်လို့မြင်တတ်တဲ့သဘောလေးကိုပဲတရားစူးစိုက်ပြီးရှုနေမယ်ဆိုရင်မောင်မြဆိုတဲ့ပညာလည်းကွာသွားတယ်မျက်စိဆိုတဲ့ပညာလည်းကွာသွားတယ်ငါကြည့်နေတာငါမြင်နေတာဆိုတဲ့ငါပညာလည်းကွာသွားတယ်မြင်စရာသဘောလေးရဲ့မြင်တတ်တဲ့သဘောလေးရဲ့မြင်မှန်းသိနေတဲ့မြင်သိစိတ်ကလေးရဲ့သဘောလေးတသက်ကိုပဲသိသွားတယ်ပထမဆုံးတော့အဟုတ်သည့်ပဲဖြစ်ဥမှာပေါ့မောင်မြဆိုတဲ့တကယ်မရှိတဲ့သမုတ်တီကိုမသိတော့ဘဲနဲ့တကယ်ရှိတဲ့ရုပ်သဘောလေးဒီငါသိနေတာငါစိတ်ကလေးငါဝိညာဉ်ကလေးဆိုတဲ့တကယ်မရှိတဲ့အရာကိုမသိတော့ဘဲနဲ့တကယ်ရှိတဲ့နန္တရားလေးအာယုံပေါ်မှာကိုင်းညွန့်နေတဲ့သဘောလေးအဲ့ဒီလိုရုပ်နဲ့နာမ်ကိုသိရင်အဟုတ်သည့်ပေါ့အဲ့ဒီအဟုတ်သည့်တွေဆက်ကဆက်ကသိပါများတော့မြင်တတ်တဲ့မြင်နာနဲ့ပတ်သက်တဲ့သဘောလေးတွေတခုပြီးဖြစ်တခုပြီးတခုဖြစ်လိုက်ပြက်လိုက်တခုဖြစ်လိုက်တခုပြက်လိုက်ပြက်ပြီးတဲ့နောက်လည်းနောက်ထပ်တခုပြန်ဖြစ်လိုက်အဲ့ဒီဖြစ်တဲ့လေးကလည်းပြက်သွားလိုက်မြင်စရာအဆင်းလေးပဲဖြစ်ဖြစ်မြင်တတ်တဲ့မျက်စိပသာရလေးပဲဖြစ်ဖြစ်မြင်သိစိတ်ကလေးပဲဖြစ်ဖြစ်တခုခုရဲ့ဖြစ်ပြက်ဖြစ်ပြက်ဆိုတဲ့သဘောလေးကိုသိလာမယ်ဒီတဲ့ဉာဏ်အားကောင်းလာပြီးအတိတ်တည်းဆက်သွားပြီးဆိုရင်တော့အုံမျိုးလုံးရဲ့ဖြစ်ပြက်တွေလည်းမြင်လာမှာပေါ့အဲ့ဒါဆိုရင်မြင်တယ်မြင်တယ်လို့မှတ်နေတဲ့တတိဟာအဟုတ်သည့်ထူးသည့်တတိဖြစ်မသွားဘူးလား
ဖ
ြစ်သွားတယ်အဲ့ဒီတတိမျိုးဖြစ်အောင်မြင်တိုင်းမြင်နေကြားတိုင်းကြားတယ်နံတိုင်းနံနေစားတိုင်းစားတယ်ထီတိုင်းထီတယ်ဒါအကြမ်းမြင်ပြောတာပေါ့နော်အဲ့ဒီလိုစကလုံးကြီးညွတ်နေဝဲလို့တော့မဟုတ်ဘူးစကလုံးညွတ်နေဖို့တသက်မဟုတ်ဘူးသဘောကိုသိနေဖို့ဆိုတာကကြည်မောင်းများစွာပြောခဲ့ပြီးသားပါအဲ့တော့ကိုယ်မူရဘာပဲပြုနေစဉ်စိတ်မူရဘာပဲဖြစ်နေစဉ်နေစဉ်တိုင်းနေစဉ်တိုင်းမှာဖြစ်နေတဲ့သဘောလေးကိုဖြစ်နေတဲ့အတိုင်းအရှိတိုင်းလေးအမှတ်ရနေတာကိုအဟုတ်သည်အထူးသည်တတိအဲ့တော့တတိကအဆင့်ဆင့်သွားမှာပေါ့နော်အဲ့တော့ခလုံးမတိဆုံးမကြီးတတိလည်းရှိပါစေအဟုတ်သည်အထူးသည်တတိလည်းရှိပါစေဒါကွက်ကိုတတိလို့စာထဲမှာကလည်းတတိမရှိရင်ဖះနဲ့ဝေမယ်တတိရှိရင်ဖះနဲ့နှိမ့်မယ်ဒီလောက်ပဲပြောတာတတိရဲ့အဓိပ္ပာယ်ကိုရှင်းပြထားတာမဟုတ်ဘူးအဲ့တော့ကိုသိထားတဲ့တတိအကြောင်းလေးနဲ့ချက်ထွင်ပြီးတော့သဘောပေါက်လိုက်ပေါ့မေ့နေရင်သိတဲ့သူနဲ့အတူတူပဲမမေ့ရင်မသေးတော့ဘူးဆိုတဲ့အပ္ပမတော်အမတန်ဗရံဆိုတာလည်းကြားဘူးတယ်မလားကြ
ားဘူးပါ
အဲ့ဒါလေးနဲ့ဆက်ဆက်ပြီးတော့သဘောပေါက်လိုက်ပေါ့လူရင်းကတော့ကုသိုလ်မမေ့ရင်ဖះနဲ့နှီးမယ်ပေါ့ကုသိုလ်မေ့ရင်ဖះနဲ့ဝေးမယ်နောက်အင်္ဂါတစ်ချက်ကအတံပဇာနောမသိဘူးဆိုရင်ဖះနဲ့ဝေးမယ်တဲ့တံပဇာနောသိတယ်ဆိုရင်ဖះနဲ့နှီးမယ်အတိညာမရှိရင်ဖះနဲ့ဝေးမယ်အတိညာရှိရင်ဖះနဲ့နှီးမယ်ညာရှိရမယ်လို့ပြောတာပါပဲ ဉာဏ်ကလည်းပဲတမ္ပဇာနာဆိုတဲ့စကလုံးလာတိုင်းလာတိုင်းတမ္ပဇင်ညာ၄ပါးဆိုတာကိုသဘောပေါက်ရမှာတမ္ပဇင်ညာ၄ပါးဆိုတော့သိတယ်မလားတခါယူလို့မောတထကတမ္ပဇင်အကျိုးရှိမရှိသိရမယ်ဒီလိုကိုလုပ်ရင်ဒီလိုအကျိုးရနိုင်တယ်အကျိုးရှိမရှိဒီလိုကိုလုပ်ရင်အကျိုးရနိုင်သလားမရနိုင်ဘူးလားခွဲခြားပြီးသိတာကိုတထကတမ္ပဇင်ပါဠိလိုတွေမမှတ်မိရင်နေပေါ့လေအကျိုးရှိမရှိသိတာကအတိတမျိုးနောက်တစ်ခုကတင့်တော်တယ်မတင့်တော်ဘူးသိတာသဗ္ဗယသံသင်ပေါ့အကျိုးရှိမှန်တော့သိတယ်အကျိုးရှိလို့လှုပ်ချင်တယ်ဒါပေမဲ့လှုပ်တင်သလားမလှုပ်တင်ဘူးလားပြောတင်သလားမပြောတင်ဘူးလားတွေးတင်သလားမတွေးတင်ဘူးလားအချိန်နေအချိန်ခါနဲ့လိုက်လျောညီထွေးစွာသိတဲ့ဉာဏ်ကိုသဗ္ဗယသံသင်တင့်တာကိုသိတဲ့ဉာဏ်ပေါ့ဂောစရသံသင်အရှုခံအာယုန်ကိုသိနေတဲ့ညာခုခေလူခုခေဝိပဿနာနေပြမှာပြောတဲ့စကားနဲ့ပြောမယ်ဆိုရင်တော့အမှတ်မြဲတာပေါ့အမှတ်စိတ်တာပေါ့ကမ္မထာအာယုမှာအမြဲတမ်းစိတ်ရောက်ပြီးတော့နေတာကိုပဲဂောစရတမ္ပဇင်အရှုခံအာယုလေးကိုသိနေတာပေါ့လေတမ္ပဇညာသိဆိုတဲ့စကားလုံးလေးမှာပါမအောင်ပြောမယ်ဆိုရင်ဂောစရဆိုတာကအာယုပေါ့နော်အရှုခံအာယုကိုသိနေတာဂောစရတမ္ပဇင်အတ္တမောဟတမ္ပဇင်အရှုခံအာယုရဲ့သဘောတဘာဝကိုပိုင်ပိုင်နိုင်နိုင်ကွဲကွဲပြားပြားသိသွားတဲ့ဉာဏ်ကိုအတ္တမောဟတမ္ပဇင်တမ္ပဇင်ဘယ်နှပါလဲ
၄ပါးပါဗျာ
ပါဠိလိုလေးတွေဆိုနိုင်ပါမလား
ဆိုနိုင်ပါ
ကဲဆိုကြည့်ပေါ့နံပါတ်1ကတထကတမ္ပဇင
်တပ္ပယတမ္ပဇင
်တပ္ပယတမ္ပဇင
်
ဂောစရတမ္ပဇင
်အတ္တမ
ောဟအတ္တမောဟတမ္ပဇင်ကြိုးရှိမရှိသိတဲ့တထကတမ္ပဇင်နဲ့တင့်တော်တယ်မတင့်တော်ဘူးသိတယ်တပ္ပယတမ္ပဇင်ကတော့ကမ္မထံအလုခွင့်ရဲ့ကမ္မထံအလုမလုတဲ့သူရောလုတဲ့သူရောအလုခွင့်ပြင်ပမှာရှိရမယ့်ဉာဏ်တွေပေါ့ကမ္မထံအလုအားထုတ်နေတဲ့ပုဂ္ဂိုလ်ဘာဝနာအလုခွင့်ဝင်နေတဲ့ပုဂ္ဂိုလ်အတွက်ကြတော့ဂောစရတမ္ပဇင်ရဲ့အတ္တမောဟတမ္ပဇင်ရဲ့ဂောစရတမ္ပဇင်လေးနဲ့လည်းအမှတ်သိရမယ်အမှတ်မြင်ရမယ်အရှုခံအာယုံလေးကိုအမြဲတမ်းဖန်ထားရမယ်အရှုခံအာယုံကိုသိရမယ်ပေါ့သူကအာယုံကိုသိတာကြတော့ဂောစရတမ္ပဇင်အတ္တမောဟတံပဇင်ကျတော့အာယုံရဲ့သဘောကိုသိတာအတ္တမောဟတံပဇင်ခုနတတိနဲ့ဉာဏ်နဲ့နှစ်ခုတွဲပြောမယ်ဆိုရင်လေအာယုံကိုသိနေတာကတတိအာယုံရဲ့သဘောကိုသိတာကဉာဏ်အာယုံပဲသိနေပြီးတော့အဲ့ဒီအာယုံလေးကဘယ်လိုသဘောရှိသေးဆိုတာနားမလည်ဘူးဆိုရင်တော့ဉာဏ်ဖြစ်ပါအောင်မလား
ဖြစ်ပါဦးဗျ
ာသွားတယ်သွားတယ်မှတ်တော့မှတ်နေတယ်လေခြေထောက်ကတော့မြင်တယ်ခြေထောက်ဆိုတဲ့အာယုံသွားတဲ့သဘောဆိုတဲ့သွားတဲ့အာယုံကိုတော့သိတယ်ယူရှားနေတဲ့သဘောလေးတွေပူမအေးနေတဲ့သဘောလေးတွေမာပြော့နေတဲ့သဘောလေးတွေအဲ့ဒီလိုသဘောလေးတွေကိုသိမနေဘူးဆိုရင်တော့အတ္တမောဟတမ္ပဇင်မရှိဘူးပေါ့အဲ့ဒီလိုကမ္မထံအလုခွင့်တွေကအဋ္ဌဉာဏ်တွေကတော့နန္ဒဝိဓမ္မတုတ္တဟောပါလိမ့်မယ်နော်အဲ့ဒါဆိုလိုက်ပါအဋ္ဌဉာဏ်ကင်းရင်အ
ဋ္ဌဉာဏ်ကင်းရင်
ဖယားနဲ့ဝေးမယ
်ဖယားနဲ့ဝေးမယ်အ
ဋ္ဌဉာဏ်ရှိရင်အဋ
္ဌဉာဏ်ရှိရင
်ဖယားနဲ့နီးမယ်
ဖယားနဲ့ဝေးမယ
်အစုံလိုက်တာဆိုလိုက်တော့
အဋ္ဌဉာဏ်ဖယားနဲ့နီးမယ်အတိညာဝေးလင်ဖယားနဲ့ဝေးမယ်အတိညာရှိလင်ဖယားနဲ့နီးမယ်အတိညာဝေးလင်ဖယားနဲ့ဝေးမယ်အတိညာနီးလင်ဖယားနဲ့နီးမယ
်သာသနာ့ထဲမှာသိရမယ်အတိက၃မျိုးရှိတယ်ကံအတိရယ်ဇံအတိရယ်ဉာဏ်အတိရယ်အတိဘယ်နှမျိုးလဲကံတိဆိုတာကတော့ရှင်းပါတယ်ကောင်းတာလို့ရင်ကောင်းကျိုးရမယ်မကောင်းတာလို့ရင်မကောင်းကျိုးရမယ်အချိုစေးဆိုင်ရင်အချိုသီးသီးမယ်အခါစေးဆိုင်ရင်အခါသီးသီးမယ်အဲ့ဒီလိုကံနဲ့ကံရဲ့အကျိုးကိုခွဲခြားပြီးသိတဲ့ဉာဏ်ကိုကံအတိအဲ့ဒီကံအတိလည်းရှိရမှာပဲနော်ဇံအတိဇံအတိဆိုတာကတော့သမထကိုပြောတာပါပဲဗုဒ္ဓံတို့တတိဘလို့ပွားရမယ်မေတ္တာဘလို့ပွားရမယ်ကတိုင်းနေဘလို့ရှိရမယ်ရှုနည်းမှန်နည်းကိုလည်းသိရမယ်တကယ်ရှုလို့မှတ်လို့ဇံလည်းရရမယ်ဇံဆိုလို့ကောင်းကင်ပြန်တဲ့ဇံကိုပြောတာမဟုတ်ဘူးနော်ကောင်းကင်ပြန်တာကဇံမဟုတ်ဘူးအဘိညာဉ်မြမနယ်ပြမကတော့ဇံပြန်တဲ့ဇံပြန်တဲ့ပြောတာတကယ်တော့ဇံပြန်တာမဟုတ်ဘူးနော်ဇံရရတယ်မပြန်နိုင်ပါဘူးအဘိညာဉ်ရမှပြန်နိုင်တာပါဇံဆိုတာကဇာနဆိုတဲ့ပါဠိကလာတာစူးစိုက်တဲ့သဘောပဲရှုကံအာယုံရဲ့သဘောလေးအာယုံရဲ့သဘောကိုစူးစူးဆက်ဆက်ရှုနေတာကိုပဲဇံလို့ခေါ်တာဝိပဿနာလို့အားထုတ်တဲ့ပုဂ္ဂိုလ်တွေလည်းရှုကံအာယုံလေးမှာသူသူဆက်ဆိုင်တဲ့တဲ့မမကြာနေတယ်ဆိုရင်ဇံမရဘူးလား
ဇံရ
ပါတ
ယ်ဗျာ။ရတာပဲ။တရားကြီးလူမှအခုဇံရနေတယ်မလား။မှန
်ပ
ါ။အခုကံမြင့်ပိတ်တဲ့အကုန်လုံးအခုဟောနေတဲ့တရားတွေမှာစူးစိုက်မထားဘူးလား
။စူးစိုက်ထားပါတယ်ဗျာ
။အဲ့ဒါဆိုဇံရနေတယ်ခေါ်တာပဲ။
မှန်ပါဗျာ။
ကောင်းတဲ့အလုပ်ဒီအပေါ်မှာစိတ်ကလေးစူးစူးဆိုက်ဆိုက်တည်နေတာကိုဇံလို့ခေါ်တာပဲ။အဲ့ဒီဇံနဲ့အတူတူတွဲပြီးတော့အဲ့ဒီအာယမဲ့သဘောကိုလည်းသိတာလေးကပါနေတာမို့လို့အဲ့ဒီအသည့်ကိုဇံအသည့်ကံအသည့်ရဲ့ဇံအသည့်ရဲ့ဉာဏ်အသည့်ရဲ့ဉာဏ်ဆိုတာကတော့ထုံထားလိုက်တာပေါ့လေဝိပဿနာဉာဏ်ကိုပြောတာပါပဲဝိပဿနာဉာဏ်အသိကြတော့တုဒ္ဓမယဉာဏ်စိန္ဒမယဉာဏ်ဘာဝနာမယဉာဏ်ဆင်းဆင်းကွဲသွားမှာပေါ့နော်ယုတ်တရားနန္တရားပဲရှိတယ်အဲ့ဒီယုတ်တရားနန္တရားကလည်းအကြောင်းနဲ့အကျိုးဆက်ဆက်နေတယ်အကြောင်းအကျိုးနဲ့တကွာယုတ်နန္တရားတွေအလုံးဟာမမြဲဘူးမကောင်းဘူးမပိုင်ဘူးအနိစ္စဒုက္ခအနတ္တပဲလို့အကြံမြင်ပြီးထားဖို့မလိုဘူးလားအဲ့ဒီတော့အကြံဉာဏ်သိတယ်ဆိုရင်တော့ဝိပဿနာလုပ်ခွင့်အတွက်သုတမယဉာဏ်ရသွားတာပေါ့။စိန္ဒမယဉာဏ်ဆိုတာကမမြဲဘူးမမြဲဘူးဖြစ်ပြဖြစ်ပြပဲဆိုတဲ့ဟာကိုသူ့အခြေအနေချင်းခနဲ့လည်းလုံးကြီးထက်စားကြုံလာတဲ့အခါမှာဆင်ကျင်တတ်တာ။တကယ်ရှုမှတ်နေရင်လည်းပဲတစ်ခါတည်းကြတော့စိန္ဒမယလေးလည်းဝင်တဲ့အခါဝင်ရတာပေါ့။ဥပမာဝင်လေထွက်လေမှတ်တယ်ဆိုရင်လည်းဝင်လေမှာထိနေတဲ့ယုတ်ကလေးကထွက်တဲ့ချိန်ကျတော့မရှိတော့ဘူး။ထွက်တဲ့ချိန်မှာထိနေတဲ့ယုတ်ကလေးကလည်းဝင်တဲ့ချိန်ကျတော့မရှိတော့ဘူး။ဒါအကြံဉာဏ်လေးစဉ်းစားဆင်ကျင်တာပဲနော်
။
အိမ်တွေထက်ကြောင်တရားတွေထဲမှာနံပါတ်1ကအပြက်ကိုစိတ်ညှုပ်ပြီးတော့ရှုရမယ်ဆိုတာပါတယ်။ကိုရှုနေတာဟာအပြက်ကိုမြင်မှုရှုနေတာဖြစ်ပျက်ကိုမြင်မှုရှုနေတာဆိုတာမမေ့ပြနေတဲ့သဘောလေးကိုစိတ်ညှုပ်ထားရတယ်။ဒါပေမဲ့တကယ်မြင်တော့ဟုတ်သေးလား
။
မဟုတ်သေးဘူး။သိတာမရဉာဏ်လေးနဲ့ပဲ။ဟောယုတ်တရားနဲ့တရားတွေကပြနေတယ်တဲ့။တရားကလည်းပြည့်နေတယ်လို့ဟောတယ်ဝိပဿနာဉာဏ်ရပြီတဲ့ပုဂ္ဂိုလ်တွေကလည်းဖြစ်လိုက်ပြည့်လိုက်ပဲလို့ဟောတယ်အဲ့ဒီအပိလေးနဲ့ပဲကွာကျန်စီတာငုတ်တော့ထိုင်ကျန်စီနေတာလားရှင်ရင်းကျန်စီတာလ
ား
ရှင်ရင်းကျန်စီတာဒါမှမဟုတ်လေအချိန်တစ်ချိန်ကအဲ့လိုဆိုကြုံတဲ့အခါကျန်စီတာပေါ့นี่เลยก็ไปญีมา2หยกยောက်ลาดีเลยตะกะไม้2หยกปอญีมา2หยกสมัยอัตติบาดีอะอาชัญชายะสาอุติผัดเด้ตะกะไม้ยะที่มาสาอุติบาสาอุติชื่อลงสรโกไก่น้อต้มมาไม่ชื่อเด้ตุสีอ่ะงาผัดตาเด้สรุปเบยะปาละเด้อนุรินิเงินเลี้ยงก็หญ่นจาราพอเด้ตะกะไม้ยะบาผิดโกไก่เว้มาท่าราตรงสรอโจซองโรงงานทุกข์มาแท้ဝင်ท่าเด้ตะสันนี่เปลี่ยนมาย่าร่อลูเด้ဒါကလည်းတခြားကိုပိုင်းစီပါရေကိုယ့်ကိုဘာမှမလုပ်တော့ဘူးလေအပြုတ်ကြီးနှစ်ယောက်ရေမနှစ်ယောက်အေးအေးချမ်းချမ်းလေးပဲအတူလေးနဲ့စားပြီးတော့နေတာအဲ့တော့အပ်ထားတဲ့ငွေတွေပြန်မရတော့စာအုပ်တွေလည်းမဝယ်ဖြစ်တော့ဘူးလေ။အော်တနာကြပဲလို့အဲ့ဒါနဲ့စာအုပ်တွေလည်းယူလိုက်ပါဒါပေမဲ့သူတို့ကတရားရှိတဲ့ပုဂ္ဂိုလ်တွေတရားလည်းတကယ်အားထုတ်နေတဲ့ပုဂ္ဂိုလ်တွေပါအဲ့တော့အဲ့ဒီအကျိုးဆောင်လုပ်ငန်းကနေပြီးတော့ပတ်စံတွေပြန်မရလဲတပည့်တော်တို့စိတ်မဆင်းရဲပါဘူးစိတ်မပူလောင်ပါဘူးတဲ့ဖြစ်ပျက်ပဲလို့နှလုံးသွင်းလိုက်ပါတယ်လို့ကဲဘယ်လိုနှလုံးသွင်းလိုက်တာလဲတော့ဖြစ်ပြတယ်လို့ဆိုတော့ဟိုဝိပဿနာဘာဝနာများနေနေဖြစ်ပြဟုတ်လ
ား
မဟုတ်ပါဘူးသိတာမရပေါ့ဒါမှဟိုဝိပဿနာတကယ်အစ်စ်ဖြစ်ပြမျိုးဆိုတာကတော့ဟိုအထာရဲပတ်စံนี่မရှိတော့ဘူးကုံသွားပြီမရတော့ဘူးအဲ့ဒီဟာကိုဆိုလိုတာတော့မဟုတ်ဘူးနော်ဖြစ်ပြတယ်လို့နှလုံးသွင်းလဲရတာပဲသူတို့ပြောတဲ့ထက်တော့မပါဘူးအနတ္တပဲလို့နှလုံးသွင်းလဲရတာပဲအနတ္တဆိုတဲ့သက္ကလုံကတော့ဘယ်နေရာဘယ်ဌာနပဲရရဘလို့ဖြစ်ပြဘယ်လိုခံစားချက်နဲ့ပဲကြုံကြုံနှလုံးသွင်းရမှာအနတ္တဆိုတာကိုယ်မပိုင်တဲ့တရားကိုယ်အလိုတိုင်းမဖြစ်တဲ့တရားသူ့သဘောသူဆောင်နေတဲ့တရားကိုဘာလို့ခေါ်လဲ
အနတ
္တလို့ခေါ်ပါလားအနတ္တအထရေငွေတွေရှင်းရထဲတဲ့ငွေတွေပြန်မရဘူးဆိုတာအတ္တလားအနတ္တလားအန
တ္
တပါဗျာဒါရဲ
အနတ္တပါဗျာ
ကဲအနတ္တဆိုတော့စိတ်မြင့်ကြနေတော့ပေါ့အဲ့ဒီဒီကမကြီးကတော့စိတ်မြင့်ဘူးတဲ့ပြောပြောပဲတဲ့အဲ့ဒါဖျားပန်းကိုလည်းပဲဒီတွေကဝယ်ပြီးတော့တူတာထက်ကိုယ့်အကူစိုက်ပြီးတော့ပွင့်လာတဲ့ပန်းကိုတူတာကအကျိုးကြီးပို့ပြီးအကျိုးကြီးတယ်လို့ဆရာတော်တစ်ပါးကဟောထားလို့ဆိုပြီးတော့အိမ်မှာလည်းပန်းကြီးအများကြီးစိုက်ထားတယ်။အဲ့ဒါတနေ့တနေ့ပန်းမင်းကြီးရေလောင်းရေလောင်းနေရင်းနဲ့လည်းဖခင်ကိုပန်းကပ်မယ်ဖခင်ကိုပန်းကပ်မယ်။ဖခင်အာယုံကြီးရောက်လို့ရေလောင်းနေလည်းကုလို့ရမနေဘူးလား ။ရနေပါတယ်။မနေ့ကပထမဆုံးအင်္ဂါရနေနဲ့ပြောတဲ့ကကပြောခဲ့တာကအဘိဓါကာမဂုဏ်အာယုန်တွေကိုပဲရှေ့ရှုကြံစည်နေတယ်ဆိုရင်ဖះနဲ့ဝေးတယ်အနာဘိဇာကာမဂုဏ်အာယုန်တွေကိုရှေ့ရှုမကြံစည်ပဲနဲ့ကုသိုလ်အာယုန်တွေတရားဓမ္မအာယုန်တွေကိုပဲရှေ့ရှုကြံစည်နေတယ်ဆိုရင်ဖះနဲ့နေတယ် သူတို့ကလည်းကြားဆန်းဆန်းလေးတွေပါပဲမျက်ခင်းစင်းစင်းလေးတွေပေါ်မှာတရားထိုင်နေတယ်သူတို့ကဝန္ဒမြရာထဲမှာနေတဲ့ဒီခြံနဲ့နေတာဆိုတော့မျက်ခင်းလေးတွေလည်းရှိတာကိုအခုလိုဆောင်းလေးလေးဆိုတော့နေစာလေးလည်းလှုံရင်းပြူရင်းနဲ့မနေ့ပိုင်းမှာမျက်ခင်းစင်းစင်းလေးပေါ်မှာတရားထိုင်ရတာအင်မတန်ရသာရှိတယ်တဲ့အဲ့ဒီဒကမကြီးစကားတခုစပြောကလေးကတော့ဒကမကြီးကကြားသိဆန္ဒပဲလို့ဦးဇင်းကပြောပြီးသားပါသူကဘာပြောလဲဆိုတော့ရှင်ဖျားရဲ့သောက်ကိုမဖတ်ခင်တော့ကကြာပန်းကိုဖျားပန်းတင်ရတာစိတ်ပါရဲ့နဲ့သူများတွေကကြာလူရင်ကြာတတ်တယ်ပြောလို့မတင်မဲ့နေပြရတယ်တဲ့အရှင်ဖျားရဲ့ကြာလူလူသောက်ဖတ်ပြီးမှပဲကြာပန်းနေပြန်တင်ဖြစ်တယ်တဲ့အဲ့တော့ဒကမကြီးကဦးဇင်းသောက်မဖတ်ခင်ကတော့ကြာပန်းနေစွန့်ထားတာပေါ့နော်လို့ပြောတော့စွန့်ထားတာမဟုတ်ပါဘူးတဲ့ခဏရက်ထားတာပါခဏရက်ထားတာပါဆိုတဲ့စကားလေးကြည့်ပြီးတော့အော်ဒကမကြီးကတကယ်သိကြချာဆန္ဒပဲလို့လူပုံကြည့်တော့ဟိုရိုတိုတိုပုံစံမျိုးလေးပေါ့အသက်ကလည်းခက်ကြီးကြီးဟိုတေယုတ်ဖွားကြီးပုံစံမျိုးလေးပေါ့နော်တေယုတ်ဖွားကြီးတို့ပြောတာမဟုတ်ဘူးနော်ရိုးတယ်လို့အဲ့ဒီဒကမကြီးတို့ကလည်းတေယုတ်ဖွားကြီးပုံတေယုတ်ဖွားကြီးပဲဖြစ်မှာပါကြာပန်းလေးခဏရက်ထားတာတပြီးတော့ဆက်ပြောလိုက်သေးတယ်တပြီးတော့သိချစ်တဲ့ကြာပန်းလေးအခုမှပြန်ရတယ်အမတန်ကြပြဆန်းတယ်နော်သူနဲ့စကားပြောတယ်တခြားလူအမတန်စိတ်ချမ်းသာတယ်ပြပြအားထုတ်လို့ယောဂါလေးဘလို့ပြောက်တဲ့အကြောင်းလေးအတန်လေးကလည်းချူချူသားသားအီးအီးချမ်းချမ်းလေးနဲ့ပါပဲတံပဇာနောအသိဉာဏ်ရှိရမယ်တဲ့အသိဉာဏ်ရှိလို့ရှိရင်အလုတ်တွေလည်းမှန်ကန်မသွားဘူးလားမှန
်ကန်သွားပါတ
ယ်ကြာပန်းဆိုတာကြာပန်းဆိုရင်ကြာတတ်တယ်ဆိုရင်အသိမှန်တာလားအသိမှားတာလား
မှားတာပါ
အသိမှားတာကြာလူတိုင်းမကြာပါဘူးကြာတာမကြာတာဟာကိလေသာနဲ့ပဲဆိုင်နေအသုံးပြုတဲ့ပစ္စည်းဝတ္ထုမှာကြာဆိုတဲ့နာမည်လေးပါတာနဲ့မဆိုင်ဘူးဆိုတဲ့အသိကြတော့အသိဉာဏ်ပေါ့အသိဉာဏ်ရှိတော့ဘုရားကနေတိုင်းကြာပန်းနေပြီးတော့ကုသိုလ်တွေရသွားတယ်အရာရဟဘာမှအနှစ်သာရမရှိဘူးသူတဘောသူဆောင်းနေတာပဲဖြစ်ပျက်တွေ့ပဲလို့စိတ်တော်မြတ်ဉာဏ်လေးနဲ့ပြီးထားတော့ပန်းဘုရားကပ်ဖို့ပန်းလေးရေလောင်းလိုက်ရခင်စင်စင်းလေးပေါ်မှာတရားထိုင်လိုက်တရားတိတ်ခွေလေးနားလိုက်နဲ့ကုသိုလ်တရားတွေလည်းမတိုးပါဘူးလား
တ
ိုးပါတယ်ဒါကြောင့်အသိဉာဏ်ရှိဖို့အင်မတန်အရေးကြီးတယ်နော
်
အသိလေးတလုံးဟာအင်မတန်ကြီးကြီးတယ်။တခါတော့ကဒီတခါတော့သာသနာ့ဘောတော့ကမဟုတ်ပါဘူးနော်။အကျိုးအသိရဲ့အကံအသိရဲ့အသိနဲ့အသိဘောလုံးကံကြရတယ်။ဇုံလုံးကျိုးအသိရဲ့ဇုံလုံးကံအသိရဲ့ပေါ့။အသိနဲ့အသိကလည်းခြေတော့ကနှစ်ချောင်းလုံးကျိုးနေတာ။တစ်ဖက်ကအသိကလည်းမျက်လုံးနှလုံးလုံးကန်းနေတာ။ကဲ၁၁ယောက်စီ၁၁ယောက်စီဘောလုံးကံကြပြီပေါ့။ဘောလုံးကံနဲ့ဆိုတာလက်နဲ့ကန်တာလားခြေတော့နဲ့ကန်တာလား
။
ခြေထောက်နဲ့ကန်တာဟိုတသိန်းကခြေထောက်ကဇုံလုံးကျိုးနေဟိုဘက်ကကန်းတဲ့သူတွေကခြေထောက်နှစ်ဖက်လုံးအကောင်ဒါပေမဲ့မျက်စိနှစ်ဖက်လုံးကန်းနေတယ်အဲ့ဒီအသိနှစ်သိန်းကန်ရမယ်ဘယ်အသိနိုင်မလို့ကဲဘယ်အသိနိုင်မလို့တယောက်ကတော့အကျုံးနိုင်မရှိဘူးတဲ့တခါကြီးလူမဖြေးလေ
။ကန်းတဲ့အသင်းက
ဇုံလုံးကျိုးအသင်းနဲ့ဇုံလုံးကန်းအသင်းနဲ့ဘောလုံးကန်ရပြီ။ပထမပိုင်းရောဒုတိယပိုင်းရောအကျိတ်နဲ့ရှင်းနိုင်ကစားကြတာနောက်ဆုံးကြတော့
သေရင်နဲ့ဆုံးတော့
တာ။ခုနကပြောတော့အကန်းနိုင်နေတယ်။အခုကြတော့သေရည်နဲ့ဖြစ်သွားပြန်ပြီ။အလုံးရဲ့အဖြေမှားပါတယ်။အကျိုးအသင်းကနိုင်သွားပါတယ်လို့ဘာဖြစ်လို့လဲဆိုတော့အကန်းတဲ့ကမျက်စိနှစ်ဖက်လုံးမြင်မှမမြင်တာမမြင်တော့ကိုယ်ကိုယ်ကိုကြီးပဲရှူကြတယ်တဲ့ခြေတော့ကတော့မကန်တတ်ဘူးလားကန
်
တတ်ပါတယ်ကန်တတ်တယ်ခြေတော့ကတော့ရှိတော့ခြေတော့နှစ်ဖက်လုံးရှိတော့ကန်တတ်တယ်ဒါပေမဲ့မျက်စိကမမြင်တော့ကိုယ်ကိုယ်လားသူ့ကိုယ်လားသိရဲ့လား မသိဘူးအဲ့တော့ကိုယ်ကိုယ်ကိုကြီးပဲတစွတ်စွတ်ရှူထက်လိုက်လို့ဆယ်ကိုယ်သုံးရနဲ့နိုင်တော့ပါတယ်တဲ့အသိရှိဖို့အရေးကြီးတယ်ဆိုတာပြောတာပါကန်းနေလို့ရှိရင်တော့အသိမရှိဘူးဆိုတော့ကိုကိုကိုကြီးပဲရှိမနေဘူးလားရ
ှိနေမိ
ပါလားတနေ့တနေ့ကုသိုလ်ဖြစ်တာနဲ့အကုသိုလ်ဖြစ်တာဘယ်ဟာများတုန်းအကုသိုလ်ဖြစ်တာများတယ်အကုသိုလ်ဖြစ်နေတဲ့အချိန်ဟာကိုကိုကိုရှိနေတဲ့အချိန်ပဲကိလေသာဖြစ်နေတဲ့အချိန်ဟာကိုကိုကိုရှိနေတဲ့အချိန်ပဲဘာလို့လဲဆိုတော့ကိလေသာဖြစ်ရင်ရှုံးပါလိအကုသိုလ်တွေဖြစ်ရင်ရှုံးပါလိသိတယ်လဲရှုံနေဘဝလဲရှုံနေတန်မြာမှာလဲရှုံနေဒါဖြင့်အနိုင်ရခြင်းနဲ့ဆိုရင်မျက်စိလဲကောင်းမှုလို့တယ်ခြေတော့လဲ
ကောင်းမှု
ကောင်းမှုလို့တယ်ဟိုအကျိုးတင်းက ခြေထောက်နဲ့ဖက်လို့ပြန်လို့မှမရတော့သူများအသင်းကိုရှုနိုင်ရလား
မရှုနိုင်ပါဘူး
တော့သူမရှုနိုင်ဘူးဟိုပြန်ပဲအသင်းကကိုကိုကိုရှုလို့ဒါသူကနိုင်သွားတာဘဝမှာအောင်မြင်ခြင်းတဲ့ပုဂ္ဂိုလ်တဏှာဝိသင်းရကလွံ့မြောက်တဲ့အထိအောင်မြင်ခြင်းတဲ့ပုဂ္ဂိုလ်ဟာကြိုးလဲမကြိုးဘူးလို့တယ်ကံလဲမကံဘူးလို့တယ်မကံနဲ့ဆိုတာဝိဇ္ဇာနဲ့ပြည့်စုံပါစေမကြိုးနဲ့ဆိုတာသရဏနဲ့ပြည့်စုံပါစေသရဏဆိုတဲ့ပါဠိစကားလုံးကခြေထောက်ဆိုတဲ့အဓိပ္ပာယ်လည်းရတယ်နော
်
သရဏအကျင့်လို့လည်းအဓိပ္ပာယ်ထွက်တယ်သရဏခြေထောက်လို့လည်းအဓိပ္ပာယ်ထွက်တယ်ဒါကြောင့်သရဏအကျင့်ဆိုတာခြေထောက်ပဲအကျင့်မရှိဘူးဆိုရင်ခြေထောက်ဇုံလုံးကြိုးနေတာနဲ့အတူတူပဲမကျင့်တစ်ခက်ကျင့်တစ်ခက်ဆိုတော့တစ်ဖက်ကြိုးတစ်ဖက်ကောင်းပေါ့ကျင့်နေဟာကျင့်မကျင့်နေဟာမကျင့်ဘူးဆိုရင်လည်းကြိုးလိုက်ကောင်းလိုက်ကြိုးလိုက်ကောင်းလိုက်ပေါ့အဲ့တော့ဝိသအပိညာဆိုတာကမျက်လုံးမျက်စိအမြင်နဲ့တူတယ်သဘောပေါက်တယ်မလား ဒါဖြင့်တဏှာဝိသင်းကလွတ်မြောက်ခြင်းလေဆိုရင်အပိဝိသရှိဖို့လေလို့တယ်အကျင့်သရဏရှိဖို့လေတူတယ်တမဇာနောပြီးပါတော့အတ္တမာဟိတောဒါကမကောင်းတဲ့ဘက်ကပေါ့တမာတိမရှိဘူးဆိုရင်ဖះနဲ့ဝေးမယ်တမာဟိတောတမာတိရှိတယ်ဆိုရင်ဖះနဲ့နီးမယ်တမာတိဆိုတာဘာကိုပြောတာတော့
ကြည့်ကြည့်တာပါဗျာ
တည်လည်းပြီးတယ်ကြည့်လည်းကြည့်တယ်ပေါ့တမာတိဆိုတဲ့စကားလုံးကတန်အာတိတန်ရဲ့အာရိရဲ့နှစ်ဘက်ပေါင်းတော့တမာတိဖြစ်သွားတာတန်ဆိုတာကောင်းကောင်းအာတိဆိုတာထားတာဟိုပါဠိစကားလုံးရဲ့မူရင်းအထိပ္ပယ်လေးတွေသိရတာအရသာရှိတယ်နော်အရသာရှိနေမှာကောအထိပ္ပယ်လေးပို့သဘောပေါက်တယ်တန်အာတိကောင်းကောင်းထားတာအာယုံပေါ်မှာစိတ်ကလေးကောင်းကောင်းထားတာကိုပဲတမာတိတမာတိလို့ဆိုလိုက်လို့ရှိရင်အာယုံတစ်ခုထဲမှာစိတ်ထားတာကိုတမာတိလို့ဒီလိုလည်းပဲမပြောကြဘူးလားအမှန်ကတော့တမာတိရှိတဲ့လူပဲဖြစ်ဖြစ်တမာတိမရှိတဲ့လူပဲဖြစ်ဖြစ်အာယုံတစ်ခုမှာစိတ်တစ်ခုပဲဖြစ်တာပါပဲအပိဓမ္မာသဘာဝအရစိတ်တစ်ခုတည်းကအာယုံလေးအများကြီးကိုတစ်ပိုင်းနဲ့သိလို့ရရဲ့လားမရဘူးဒါပေမဲ့ဟိုအာယုံရောက်လိုက်ဒီအာယုံရောက်လိုက်နဲ့စိတ်ပြန့်လို့နေဆိုရင်ဒီလူတမာတိမရှိဘူးငါစိတ်တမာတိမရှိဘူးလို့ပြောကြတယ်တကယ်တော့ဘယ်စိတ်မှအာယုံကြီးအများကြီးကိုပြန့်လို့မရပါဘူးဒီစိတ်ဟာတစ်ချိန်မှအာယုံတစ်ခုတည်းပါပဲဒါပေမဲ့အဲ့ဒီအာယုံတစ်ခုပေါ်မှာစိတ်လေးတစ်ခုကပ်ရောက်နေတဲ့အချိန်မှာစိတ်ကလေးထားနေတဲ့အချိန်မှာကောင်းကောင်းထားတာနဲ့ဆူဆူထားတာနဲ့နှစ်ခုကွဲပါတာအာယုံပေါ်မှာစိတ်ကလေးဆူဆူထားတယ်ဆိုတာကအဲ့ဒီအာယုံပေါ်မှာအဲ့ဒီအာယုန်နဲ့ပတ်သက်ပြီးတော့ကိလေသာစိတ်တွေဖြစ်နေတာအာယုန်နဲ့စိတ်နဲ့ဆုံတဲ့အချိန်မှာကိလေသာစိတ်ဖြစ်နေတယ်ဆိုရင်အာယုန်ပေါ်မှာစိတ်ဆူဆူထားတာပေါ့အာယုန်နဲ့စိတ်နဲ့ဆုံတဲ့အချိန်မှာကုသိုလ်စိတ်လေးဖြစ်သွားတယ်သရဝတိယတတိတမာတိပညာစတဲ့သူတော်ကောင်းတရားလေးတွေဖြစ်သွားတယ်ဆိုရင်အာယုန်ပေါ်မှာကောင်းကောင်းထားတာသဘောပေါက်တယ်မလားအဲ့တော့အာယုန်ပေါ်မှာကိလေသာတွေနဲ့ဆူဆူထားတယ်ဆိုရင်တမာတိမရှိဘူးပေါ့အာယုန်ပေါ်မှာသူတော်ကောင်းတရားတွေနဲ့ကောင်းကောင်းထားတယ်ဆိုရင်တမာတိရှိတယ်ပေါ့ဘယ်အာယုံနဲ့ဘယ်ဆုံဆုံစိတ်မှာကုသိုလ်ဓာတ်ကလေးဖြစ်သွားတယ်ဆိုရင်တမာတိရှိတယ်ခေါ်တာပဲတမာတိရဲ့အဓိပ္ပာယ်ကတော့အများကြီးပြောလို့ရတာပေါ့လေကိုလှုပ်တဲ့လှုပ်ကိုကောင်းကောင်းမွန်မွန်တတ်တတ်ရရကလေးလှုပ်တာကိုလည်းတမာတိလို့ခေါ်တာတမာတိမရှိရင်ကိုလှုပ်တဲ့လှုပ်မတတ်ရတော့ဘူးခုနကကွန်းရထုတ်တဲ့ပလတ်စစ်တွတ်ပြတဲ့လူကလည်းတတိမရှိဘူးလို့ခုနပြောခဲ့ပြီမဲ့တမာတိလည်းမရှိဘူးပေါ့တမာတိရှိတယ်ဆိုရင်ကိုလှုပ်တဲ့အလုပ်ကိုတတ်တတ်ရရဖြစ်အောင်လုပ်ပါတယ်တွေ့ရအမှတ်ဆုံးနဲ့ဆိုတော့အလုပ်ကိုတတ်ရအောင်လုပ်တာလားမတတ်မရလုပ်တာလားမတတ်မရလုပ်တာဘယ်အလုပ်ပဲလုပ်လို့အလုပ်ကလေးကတတ်တတ်ရရသေးသေးတတ်တတ်ပြီးပြီးချင်းချင်းအကြီးသေးကောင်းကောင်းလေးနဲ့ပြီးဆုံးသွားတယ်ဆိုရင်တမာတိရှိတာပဲပေါ့တမာတိကြောင့်ပြောကြပြီဆိုရင်ဟုတ်မထေမြတ်သုံးပါးကိုသွားသွားတတိယရတယ်။တမာတိကြောင့်စဉ်းစားလိုက်တိုင်းလည်းအဲ့ဒီမထေမြတ်သုံးပါးကိုတတိယရတယ်။မကြမကြလည်းအဲ့ဒီမထေမြတ်သုံးပါးကိုတတိယပါတယ်။အလုံးလေးကြာဘူးကြမှာပေါ့လေ။ဒီဟုတ်ခေတ္တကမထေမြတ်သုံးပါးရွာတရွာမှာတရားအားထုတ်ကြ။ဘာမဆိုခင်ကတည်းကကမထေကြီးကသုံးပါးထားတယ်။တို့တွေဒီဝါတွင်အကုသိုလ်ဝိတ္တတိမဖြစ်အောင်နေကြမယ်။ကာမဝိတ္တ၊ဇာဘာရဝိတ္တ၊ဝိဟိန္ဒဝိတ္တလို့ခေါ်တဲ့ဝိတ္တဆုံးသုံးမျိုးစိတ်မှာလုံးဝမဖြစ်အောင်ကိုယ်တို့ဝိတ္တတွေကြီးပဲဖြစ်အောင်နေကြမယ်။မမေ့မလျော့မပေါ့မဆတဲ့ပတိတရားနဲ့နေကြမယ်။ဆိုပြီးတော့ဝါရဏသုံးလလုံးတရားအထုတ်ကြ။ဝါကျွတ်ပဝရဏနေကြတော့ပဝရဏပြုပဝရဏလည်းပြုပြီးရောမထေကြီးကမေးတယ်။အငယ်ဆုံးမထေလေးကိုစမေးတာပေါ့။ငါရှင်ဒီဝါရဏသုံးလငါရှင်ရဲ့စိတ်ဘလောက်ဝေဝေထွက်ခွင့်ပေးခဲ့ပါသလဲ ငါရှင်စိတ်ကိုဘလောက်ဝေးဝေးထွက်ခွင့်ပေးခဲ့တယ်လေဒီနေရာမှာလည်းစိတ်ထွက်တယ်စိတ်ထွက်တယ်စကားအရပြောပြီးမယ်စိတ်ကတကယ်ထွက်သွားတာတော့မဟုတ်ဘူးနော်စိတ်ဟာသူ့ရဲ့တီးရနှလုံးအိမ်ကနေတဆန်းဆန်းကြီးတမြင်လေးတောင်ရွေးရှားသွားယူထုံးစံမရှိပါဘူးနှံတစ်သိလောက်တောင်ရွေးရှားသွားယူထုံးစံမရှိဘူးဒါမဲ့လို့စိတ်ထွက်တယ်စိတ်ထွက်တယ်လို့ပြောကြတာတင်စားပြီးတော့ပြောတာအမေရိကန်ရောက်ခဲ့တဲ့ပုဂ္ဂိုလ်လည်းခုအမေရိကန်လို့ပြောလိုက်တာနဲ့အမေရိကန်ကိုစိတ်လေးရောက်မသွားဘူးလားရ
ောက်သွားပါ
ဒါမဲ့စိတ်ကလေးကအမေရိကန်ထွက်သွားတာဟုတ်ရဲ့လား
မဟုတ်ပါဘူးခင
်ဗျမဟုတ်ဘူးစိတ်ကလေးကကိုယ်နှလုံးအိမ်ထဲမှာကိုယ်နှမ်းမှာရှိနေတာပဲဒီစိတ်ကလေးကအမေရိကန်ထွက်သွားသေယုံမဲရှိတာပေါ့ရုပ်ထဲမှာစိတ်တန်စိတ်ဆိုတဲ့နာမ်သာမရှိဘူးဆိုရင်သေတာပဲလေဒါမဲ့ကိုယ်ရောက်ထူးတဲ့နေရာအာယုံလေးကကိုယ်စိတ်မှာပုံရိပ်လာထင်တာမှန်တယ်မှာပုံရိပ်ထင်တယ်လို့မျိုးစိတ်မှမှာပုံရိပ်ကလေးလာထင်တာကိုပဲစိတ်ကလေးကအမေရိကန်ရောက်သွားတယ်စိတ်ကလေးကဟိုရောက်သွားတယ်ဒီရောက်သွားတယ်စသဖြင့်ထင်ပြောကြတာစိတ်ကအပြင်ကိုလုံးဝမထွက်ဘူးနော်အဲ့တော့ငါရှင်ရဲ့စိတ်ကိုဘလောက်ဝေဝေထွက်ခွင့်ပေးခဲ့ပါသလဲဆိုတော့မထင်ငယ်လေးကဖရာတပည့်တော်ရဲ့စိတ်ကိုဖရာတပည့်တော်တို့ဒီနေတဲ့တောရကျောင်းဝင်းအတွင်းမှာပဲထွက်ခဲ့ပါတယ်ကျောင်းဝင်းရဲ့အပြင်ဘက်ကိုဖရာတပည့်တော်ရဲ့စိတ်ထွက်ခွင့်မပေးပါဘူးဒီဘဝတွင်၃လလုံးဖရာတပည့်တော်ရဲ့စိတ်ဟာဒီကျောင်းဝင်းအတွင်းမှာပဲရှိပါတယ်ဒါကမထေလက်ကိုမိလိုက်တယ်နဲ့ငါရှင်ရဲ့စိတ်ဒီဘဝတွင်ဘလောက်ဝေးဝေးထွက်ခွင့်ပေးပါသလဲဖရာတပည့်တော်ရဲ့စိတ်ကိုဒီဘဝတွင်သုံးနာပတ်လုံးဖရာတပည့်တော်တရင်သုံးနေထိုင်တဲ့ဒီကမ္မထံကြောင်းအတွင်းမှာပဲထွက်ခွင့်ပေးပါတယ်ဒီကမ္မထံကြောင်းရဲ့အပြင်ဘက်ကိုလုံးဝထွက်ခွင့်မပေးပါဘူးကိုမထေငယ်လေးတဲ့ဆန်တဲ့သူကတမာတိပူရှိသွားတာပေါ့နော်အဲ့ဒါနဲ့ပြန်တဲ့မထေနှစ်ပါးကမထေကြီးကိုပြန်မေးကြတာပေါ့အရှင်ဖရာကရောရှင်ဖျားရဲ့စိတ်ကိုဘလောက်ဝေဝေထွက်ခွင့်ပေးပါသလဲ။ငါရဲ့စိတ်ကိုငါရဲ့ဟောဒီတလံမြတ်လာတော့ယုံနံခန္ဓာရဲ့အပြင်ဘက်ကိုလုံးဝထွက်ခွင့်မပေးဘူး။ဘာတွင်သုံးလပလောင်ငါရဲ့စိတ်ဟာဒီခန္ဓာအတွင်းမှာပဲရှိနေပါတယ်။ကြည်ညိုစရာမကောင်းဘူးလား
။
ကဲဘယ်မထေကိုကြည်ညိုတော့
နောက်ဆုံးမထေကို
ပါဗျာ။ဟောရှင်းနှစ်ပါးတော့မကြည်ညိုဘူးပေါ့လေ။ရှင်းနှစ်ပါးလည်းကြည်ညိုစရာကောင်းတယ်။သုံးပါးလုံးကြည်ညိုစရာကောင်းတယ်နော်။မထေကြီးကတော့ကြည်ညိုစရာအကောင်းဆုံးပေါ့အခုတရားနာမိတဲ့နဲ့စိတ်ကရောဘလောက်ဝေဝေထွက်ခွင့်ပေးပါသလဲကိုယ်ကိုယ်စိတ်ကိုယ်စစ်ပေါ့နော်ကိုယ်စိတ်ကိုယ်စစ်ဆိုတဲ့ခေါင်းစဉ်ကပိဋကတ်သုံးပုံရှိသမျှတရားတွေအကုန်လုံးဟောလို့ရတဲ့တရားပါပဲအဲ့ဒီမထေညာသုံးပါးရဲ့ကျင့်ထုံးကိုနှလုံးမှုပြီးတော့ငါစိတ်ဘလောက်ဝေဝေထွက်ခွင့်ပေးမလဲကိုယ့်ကိုယ်စဉ်းစားသုံးသပ်ကြယုံမယ်အဲ့ကမ္ဟံဒီကျောင်းပရဝံရဲ့အပြင်ဘက်မထွက်ဘူးဆိုလို့ကမ္မထံကျောင်းရဲ့အပြင်ဘက်ကိုမထွက်ဘူးဆိုလို့ကိုယ်ယုံနံခန္ဓာရဲ့အပြင်ဘက်ကိုမထွက်ဘူးဆိုလို့တတဝါဒီအာလုံးကျမ်းမှတ်ဆန္ဒကြပါစီမေတ္တာမပူဘူးလို့မမှန်နဲ့ကဲမေတ္တာပို့တယ်ဆိုတော့ကျောင်းဝင်းအပြင်ဘက်မထွက်ရဘူးလား တတဝါဒီအာလုံးစัจ java လာအနန္တမှာရှိတဲ့တတဝါအာလုံးဆိုတော့ထွက်ရမှာပဲစာထဲမှာတော့သူတို့ဒီမေတ္တာပွားတယ်မပွားဘူးဆိုတော့မပါဘူးပေါ့လေကမ္မထံကျောင်းရဲ့အပြင်ဘက်မှာရှိတဲ့အာယုံကိုတစ်ခွမှမယူဘူးဆိုရင်တော့မေတ္တာပါဏလည်းမပွားဘူးလို့ယူဆမယ်သဘောဖြစ်နေတယ်။ဒါပေမဲ့တောရဆောက်တည်နေတဲ့မထေမြတ်တွေဆိုတော့မေတ္တာမပွားဘဲတော့နေမှာမဟုတ်ပါဘူး။ကိုယ်နေထိုင်ရတောအုပ်ဒီမှာရှိတဲ့တောသနာတောင်သနာယုပ္ပစုဘုံမှုစုအစရှိတဲ့တတ္တဝါတွေကိုတော့မေတ္တာပို့နေမှာပါပဲ။တတ္တဝါအလုံးကျမ်းမှဆန္ဒကြပါစီ။တတ္တဝါတွေရှိရှိသမျှကဘာစัจ java လာတွေကိုအာယုံရောက်ပြီးမယ်။ရောက်တဲ့အာယုံမှာကိလေသာမဖြစ်ဘူးဆိုရင်သမာဓိရှိတာပဲခုနပြောခဲ့ပြီလေသမာဓိဆိုတာအာယုံပေါ်မှာကောင်းကောင်းထားတာသက်ကြဝဠာအနန္တတိကိုယ်စိတ်ကရောက်သွားပြီမြေကိုယ်စိတ်ကအာယုံရောက်သွားပြီမြေအဲ့ဒီအာယုံနဲ့ပတ်သက်ပြီးတော့ကိလေသာမဖြစ်ဘူးဆိုရင်စိတ်ပြန့်လွတ်နေလို့မခေါ်ဘူးကိုယ်ခန္ဓာကိုယ်မှာပဲထားမှသမာဓိရှိတာမဟုတ်ဘူးနော
်
ဘယ်အာယုံကိုပဲထားတာဘလောက်ဝေးတဲ့အာယုံကိုပဲပြုတ်ပြုတ်အဲ့ဒီအာယုံပေါ်မှာစိတ်ကလေးကကောင်းကောင်းလေးထားနေတယ်ကုသိုလ်စိတ်လေးပဲဖြစ်နေတယ်ဆိုရင်သမာဓိရှိတာပါပဲဒီသုံးပါးကိုကြည့်ပြီးတော့မေတ္တာမပို့ရတော့ဘူးလို့ကောက်ချက်ချမိမှဆိုလို့တွေးတတ်တဲ့လူကြတော့လည်းတွေးမှာကိုခန္ဓာပြင်းမဲ့မတော်ရဘူးဆိုတော့မေတ္တာမပို့ရတော့ဘူးလားချင်းနေမယ်အဲ့ဒီမထေမြတ်တွေလည်းဆွမ်းခံထွက်ကြတာပဲဆွမ်းခံထွက်တဲ့ဆိုမှတော့ကျောင်းဝင်းပြင်ဘက်ကအာယုန်နေနဲ့မတွေ့ဘူးလား
တ
ွေ့ပါတယ်တွေ့တယ်တွေ့ပေမယ့်အဲ့ဒီအာယုန်နေနဲ့ပတ်သက်လို့အကုသို့မဖြစ်ဘူးဝိတ္တဆိုးတွေမဖြစ်ဘူးကုသို့စိတ်တွေဖြစ်တယ်ဆွမ်းခံထွက်တဲ့ဆိုမှတော့ခြေဝါးနဲ့ကျန်းမြင့်နဲ့မထိရဘူးလားညီကြီးနဲ့ထိရတာပေါ့ရွာတွေကညီကြီးတွေနဲ့ထိရတာပေါ့ဒါဆိုရင်ခြေလမ်းလေးတွေကိုကြွတယ်လှမ်းနေချတယ်လို့ပဲမှတ်မှတ်ယုံနံဖြစ်ပြက်လို့ပဲမှတ်မှတ်ဖြစ်ပြက်လို့ပဲမှတ်မှတ်မှတ်ချင်တယ်လို့မှတ်အဲ့ဒီခြေလမ်းလေးတွေမှာခြေလမ်းလေးတွေမှာရှိတဲ့ယုတ်တရားနံတရားတွေရဲ့အိဋ္ဌဒုက္ခအနတ္တကိုတော့ဝိပဿနာရှုမနေဘူးလား
ရှု
ရှုနေတယ်မြေကြီးနဲ့ခြေထောက်နဲ့ထိတယ်မြေကြီးမှာထိတာထင်ရှားတာလားခြေထောက်မှာထိတာထင်ရှားတာလား
ခြေထောက်မှာထိတာထင်ရှားတာ
မြေကြီးမှာမထိဘူးပေါ့လေမြေကြီးနဲ့ခြေထောက်နဲ့ထိတယ်ဒါပေမဲ့ထိတယ်ဆိုတဲ့သဘောကိုသိတာကကိုယ်ခြေထောက်မှာပဲသိတာဒါဆိုရင်စိတ်ကရွာထဲထွက်တယ်လို့ပြောလို့ရသေးလားမရဘူးနော်ကြွားတဲ့ကမြည်ကြီးကိုလည်းမြင်ပါပဲတပိတ်ဆွမ်းလောင်းတဲ့ခါတပိတ်ဖွင့်လိုက်တဲ့ဆိုတော့တပိတ်လည်းမြင်ပါပဲဆွမ်းလောင်းတဲ့ရောင်မတို့ဘာတို့လည်းမြင်ပါပဲရောင်မကိုမြင်လို့မြင်တယ်မှတ်လိုက်တယ်ဆိုကြပါစို့အဲ့ဒီမြင်တဲ့စိတ်ကလေးကရောင်မမှာဖြစ်နေတာလားမျက်စိထဲမှာဖြစ်နေတာလား
မျက်စိမှာဖြစ်တာ
ပါမျက်စိထဲမှာဖြစ်နေတာအဲ့ဒီရောင်မထဲမှာမြင်တဲ့စိတ်ရှိကူမရှိဘူးနော်အဲ့ဒီရောင်မမှာရှိတဲ့အသင်းထက်ကလေးကကိုယ်မျက်စိပ္ပဒါမှာလားထင်တာပုံကြီးလားထင်တာပဲဒီတော့ရောင်မမှာရှိတဲ့အဆင်းသီးပင်လည်းအဲ့ဒီရောင်မမှာရှိနေတာမဟုတ်ဘူးဝိပဿနာရှုနေတဲ့ပုဂ္ဂိုလ်အတွက်ဆိုရင်ကိုယ့်ရဲ့မျက်စိပ္ပဒါမှာပဲရှိနေတာဒါပြကိုယ်ခန္ဓာထဲမှာပဲကိုယ်ရှိနေတာပေါ့မြင်သိစိတ်ကလေးကလည်းရောင်မမှာရှိတာလားနှလုံးအိမ်မှာရှိတာလား
နှလုံးအိမ်မှာ
ရှိတာနှလုံးအိမ်မှာမှီနေတဲ့စိတ်မှာရှိတာပေါ့လေအဆင်းလေးမျက်စိမှာရှိတယ်မျက်စိကနေမြင်နေတယ်ဆိုပေမဲ့လည်းတကယ်တမ်းကျတော့မျက်စိကမြင်တာမဟုတ်ဘူးမျက်စိကတော့မြင်ုံပဲမြင်တာပေါ့လေအဲ့ဒါကိုအဆင်းပဲလို့သိလိုက်တာကြတော့ကောင်းတယ်ဆိုတဲ့အဆင်းရောက်မှပဲဆွမ်းမဲ့ဆိုတာသိတာကြတော့စိတ်ကနေသိတာနှလုံးအိမ်မှာတည်နေတဲ့စိတ်ကနေသိတာလာပြီးဒီမှာလိလကူတဲ့ပုဂ္ဂိုလ်တွေဆိုတော့သိပါတယ်နော်နောက်ဆုံးကြတော့စိတ်ကလိုရင်းဖြစ်သွားတာပါပဲအဲ့တော့ရောက်မှ ड़ी လမ်း ड़ी တဲ ड़ी လူ ड़ी နွား ड़ी ကျွဲ ड़ी ရွာတဲ့ဆွမ်းကထွက်တဲ့ဆိုတော့မြင်မှာပဲနောက်ချီးပုံ ड़ी ဟာလာရွာတဲ့ဆွမ်းကထွက်ဖွင့်တော့တွေ့မှာပေါ့နော်ဒါပေမဲ့အဲ့ဒီအာယုန်တွေကိုမြင်ပေမဲ့ကိုယ့်ရဲ့ရှုမှတ်စိတ်ကကိုယ့်ခန္ဓာထဲမှာပဲကိုယ့်စိတ်ထဲမှာပဲသဘောပေါက်ပါတယ်နော
်
ကိုယ့်စိတ်ကလေးကိုယ့်ခန္ဓာပဲမှာရှိတယ်ဆိုတာမြင်မြင်သမျှကြားကြားသမျှနာနာသမျှစားစားသမျှထိထိသမျှတွေနဲ့ပတ်သက်ပြီးတော့ဟိုတွေးဒီတွေးနဲ့ကိရိတာတွေဖြစ်မနေဘူးဟိုငေးဒီငေးနဲ့အကုသိုလ်တွေဖြစ်မနေဘူးတိကမြန်နေပဲယုံနံကိုယုံနံလိုပဲတည်တယ်ဖြစ်ပျက်ကိုဖြစ်ပျက်လိုပဲတည်တယ်အဲ့ဒါဆိုရင်ကိုယ့်ခန္ဓာထဲမှာပဲစိတ်ကလေးထားတယ်လို့ခေါ်ပါတယ်တရားနာပိဋကတ်များရဲ့စိတ်ကလေးလည်းကိုယ်ခန္ဓာထဲမှာပဲအမြဲတမ်းထားနိုင်အောင်ကြိုးစားပေါ့လူမှုနယ်ပယ်ထဲမှာဆိုတော့အမြဲတမ်းတော့ထားနိုင်ပါမလားမထားနိုင
်ပါ
ထားလို့တော့မရဘူးပြန်ပအာယုန်ကြီးရောက်သွားလို့ရှိရင်လည်းစိတ်ကိုကောင်းကောင်းထားတာတမာတိဆိုတော့ဘသူမြင်မြင်ပေါ့လမ်းဘေးကိုယ်ပိုင်ကားနဲ့ပဲသွားသွားဘတ်ကားနဲ့ပဲသွားသွားလူတွေမမြင်ဘူးလားမြင
်ပါတ
ယ်ဗျာမြင်တဲ့လူတွေအာယုန်ပြီးပြီးတော့အာလုံးကြမ်းမှချမ်းသာကြပါစီသာသာရရဆင်းနေကြပါသည်ဒီကနေ့တနေ့တာလုပ်ငန်းကိန်းကနေအဆင်ပြေကြပါသည်မေတ္တာလေးပွားလို့မရဘူးလားရ
ပါတယ်ခင်ဗျ
ာအဲ့ဒီမေတ္တာစိတ်လေးကအပြင်မှာဖြစ်နေတာလားကိုယ်စိတ်ထဲဖြစ်နေတာလား
ကိုယ်စိတ်ထဲမှာဖြစ်နေ
တာပါဒါဆိုရင်အပြင်ကလူတွေအကြည့်ပြီးတော့မေတ္တာပို့နေပြီမဲ့တကယ်တော့ကိုယ်စိတ်လေးဟာကိုယ်ခန္ဓာနဲ့ထားတာနဲ့အတူတူပါပဲသဘောပေါက်တယ်နော်ပါပါခင်ဗျဒါကြောင့်ဆိုလိုက်ပါစိတ်တည်တန်းရင်မကောင်းတဲ့ဘက်ကကြည့်မယ်ဆိုတော့စိတ်မတည်တန်းရင်ပေါ့နော်စိတ်မတည်တတ်ရင
်
ဖယားနဲ့ဝေးမယ
်
စိတ်တည်တတ်ရင
်
ဖယားနဲ့หนีမယ
်
အဆုံးလိုက်ပဲဆိုလိုက်တော့
စိတ်မတည်တတ်ရင်ဖယားနဲ့ဝေးမယ်စိတ်တည်တတ်ရင်ဖယားနဲ့หนีမယ်စိတ်မတည်တတ်ရင်ဖယားနဲ့ဝေးမယ်စိတ်တည်တတ်ရင်ဖယားနဲ့หนีမယ်စိတ်မတည်တန်းလင်ဘုရားနဲ့ဝေးမယ်စိတ်တည်တန်းလင်ဘုရားနဲ့နီးမယ
်နောက်အင်္ဂါတစ်ချက်ကဝိဗ္ဗန္ဒစိတ်တော်စိတ်တုံ့လှုပ်တဲ့ပုဂ္ဂိုလ်ဟာဘုရားနဲ့ဝေးတယ်ဧကကစိတ်တော်အာယုန်တစ်ခုထဲမှာစိတ်ရှိတဲ့ပုဂ္ဂိုလ်စိတ်တည်ငြိမ်တဲ့ပုဂ္ဂိုလ်ဟာဘုရားနဲ့နီးမယ်သမာဓိနဲ့ဒီဝိဗ္ဗန္ဒစိတ်ဆံနဲ့ခက်ဆန်ဆန်ပါပဲဝိဗ္ဗန္ဒစိတ်တော့စိတ်တုံ့လှုပ်တယ်ဆိုတာလောကနဲ့အာယုန်နဲ့ကြုံလာတဲ့အခါမှာတုံ့လှုပ်တာခန္ဓာရင်းမရှိတာလောကနဲ့ရှင်းပါကတော့သိပြီးသားပဲနော်ဆိုကြည့်ပါဦးလောကနဲ့ရှင်းပါလေ
လာဘအလာဘယာသောအာယတ
ကိုတခြင်းတိုင်းသာဆိုလိုက်ပြီနော်လာဘအလာဘယသောအာယတနိန္ဒပတန္တာဒုက္ခံဒုက္ခံတန်မြာခီးတဲ့တခြင်းနဲ့မပါဘူးလား
ပါပါတယ်ဗျ
ာတချို့ဟာတွေကစာတိုင်းကျင့်မရဘူးတခြင်းလေးနဲ့ကတ်မှတ်မှပူရတာနော်ဦးဇင်းတို့မြတ်စွာဘုရား၅ဘာတော်မှာကိုရင်ဝိခါစာပထမတော့ကြည့်ရတာတော်တော်ခက်တယ်နောက်မှဝင်ဦးဆိုတဲ့သခင်နားရဲကြားလိုက်တယ်ကွန်တေညာနဲ့ဝဘပတိမဟာနာအတသိကျွတ်တန်းဝင်ပြီ
း
အေးဟီအေးဟီခေါ်အဲ့ဒီကြတော့မှမှတ်မိတော့တာနော်အခုလည်းမြတ်စွာဘုရား၅ဘာလို့ပြန်စိတ်ထဲကတော့အဲ့ဒါလေးဆိုလိုက်ရသေးတယ်ကွန်တေညာနဲ့ဝဘပတိမဟာနာအတသိဆိုပြီးတော့နော် အဲ့တော့လောကဓာတ်၈ပါးနဲ့ကြုံတဲ့အခါမှာတုံ့လှုပ်တဲ့ပုဂ္ဂိုလ်ဟာလေဖះနဲ့ဝေးတဲ့ပုဂ္ဂိုလ်ပဲလောကဓာတ်ဆိုတာလောကဓမ္မဆိုတဲ့ပါဠိကလာတာပါပဲလောကမှာဖြစ်နေတဲ့ဘောလောကမှာဖြစ်တတ်တဲ့ဘောကိုလောကဓာတ်လို့ခေါ်တာခုနရှေးရထိုက်ထားတဲ့ငွေကြီးပြန်မရဘူးဆိုတာလေဖြစ်တတ်တဲ့ဘောပဲမဟုတ်ဘူးလားလောကဓမ္မလीလောကမှာဖြစ်တတ်တဲ့ဘောဆိုတော့တုံ့လှုပ်ကြလို့ဒီလား
မ
လိုဘူးသူစကားနဲ့သူတရားသဘောနှလုံးသွင်းရမှာပဲလောကဓမ္မဆိုတဲ့သကလုံးရဲ့အဓိပ္ပာယ်ကိုသိမှတော့တုံ့လှုပ်ရှာကုန်မလို့တော့ဘူးလောကမှာဖြစ်တတ်တဲ့သဘောကိုလောကဓမ္မလောကဓံလို့ခေါ်တာဆိုတော့လောကနဲ့ကျုံနေအော်ဒါဖြစ်တတ်တဲ့သဘောပါပဲလေလို့နှလုံးသွင်းလိုက်လို့ရှိရင်သိမသွားဘူးလားသိသွားပါဒါကတမာတိတကယ်ရှိတဲ့လူမှဖြစ်တတ်တဲ့သဘောပါပဲလေလို့နှလုံးသွင်းရုံနဲ့ပြီးတာအဲ့ဒီလိုနှလုံးသွင်းရုံနဲ့ပြီးဖို့တော့ကတမာတိရှိဖို့လူသေးတယ်အကြောင်းကျိုးတွေကကွင်းဆက်ပဲနော်ဟုတ်ဒါနသီလသမထဝိပဿနာနဲ့ပတ်သက်လို့ပြောလို့ရှိတယ်။သံသယာမှာဒါနမပါရင်ပိစီဥစ္စာမွဲတတ်တယ်။သီလမပါရင်အနာယောဂါများတတ်တယ်။သမထမပါရင်လောကရန်ခန္ဓာကြီးမရှိဘဲတုံ့လှုပ်တတ်တယ်။ဝိပဿနာမပါရင်အသိဉာဏ်နေတတ်တယ်။နိဗ္ဗာန်နဲ့လွဲတတ်တယ်။ဒါနသီလသမထဝိပဿနာရဲ့အကြောင်းကျိုးတစ်ခုချင်းရှင်းရှင်းလေးပြောတာပေါ့။အဲ့တော့သံသယာမှာသမထကမ္မထအာမထုတ်မှုတဲ့ပုဂ္ဂိုလ်ဟာလောကရန်နဲ့ကြုံရင်အလွဲတကူတုံ့လှုပ်တတ်တယ်။တချို့ကြတော့ဒီဘွားမှာဒီဘွားမှာကိုတမထအားထုတ်နေလို့မတုံ့လှုပ်တာလည်းရှိတယ်။တချို့ကြတော့ဒီဘွားမှာတမထဆိုတာဝေးလို့ပေါ့လေဘာဝနာဆိုတာဘာမှတော့မသိပါဘူး။တရားနဲ့လည်းအဝေးကြီးပါပဲ။ဒါပေမဲ့သူတို့ကြုံလာတဲ့လောကဓာတ်ကြီးခန္ဓာကြီးရှိကြတယ်။အတိတ်ကတမထကုသိုလ်ကြီးအားကောင်းတော့ဒီဘွားပင်ကုန်စိတ်သက်ကိုကခိုင်မာနေတာ။အဲ့တော့အတိတ်ကနေကြီးသိအားကုန်ပြီနဲ့ဒီဘွားမှာကိုတမထကမ္မထစိုးစိုးမြဲမြဲအားထုတ်နေရင်စိတ်သက်ကြီးမခိုင်မာဘူးလား။
ခိုင်မာပါဘူး။
နေတိုင်းကြောကြောနေတဲ့အာနာပါနာကမ္မဋ္ဌာန်းနှာသီးဝါဒီသတိကဝင်လေထွက်လေထိတိုင်းထိတိုင်းသိနေတဲ့အာနာပါနာသတိကိုတမာတိရအောင်လုပ်မယ်ဆိုရင်ဘယ်လောကရနဲ့ကြုံကြုံခန္ဓာရင်ရှိပါတယ်ကြုံမှပွားရမှာလားငကိုကလေးကပွားရမှာလားင
ကိုကလေးကပွား
ထားပါငကိုကလေးကအမြဲတမ်းပွားနေထားလို့ပြီးကြထိုင်ရင်းနဲ့ပဲဖြစ်ဖြစ်သွားရင်းလိုင်းရင်းလုံရင်းကန်ရင်းနဲ့ပဲဖြစ်ဖြစ်နှာသီးဝါဒီသတိကပြီးတော့ဝင်လေထွက်လေအမြဲတမ်းရှုနေတဲ့ဆိုရင်စိတ်ကအလိုလိုနေရင်ခိုင်မာနေတာအဲ့ဒါဆိုရင်ဘာအယုံညုံကြုံโอ้ดาญะอสั้นลุลุโอ้ดาผิดตะเดตะบาบะบะเวลีโอ้ดาลีก็တော့ပြောမနေတော့ပါဘူးစသည်အဖြင့်အလွယ်တကူဆင်ញင်လိုက်ယူနေခန္ဓာရင်ရှိမသွားဘူးလား
ရှိသွားမှာ
ရှိသွားတယ်냇ဆောပြရှင်လက်ထက်တုန်းကယဟန်တော်တော်ဘာဆွမ်းခံထွက်ဆွမ်းခံထွက်တော့ဟိုအပြူကြီးအိမ်တိန်လဲအမြဲတမ်းထွက်ရတာပေါ့နိအပြူကြီးအိမ်တိန်မှာနေတိုင်းဆွမ်းခံထွက်အဲ့ဒါ냇တဘာကနတ်ကလည်းပဲအဲ့ဒီယဟန်တော်လေးကိုကြည်ညိုလို့ဖြစ်မှာပေါ့ကောင်းစီခြင်းလို့ပြောတာပါပဲဒီနေ့ကျတော့သူကအဲ့ဒီအိမ်ကဆွမ်းလောင်းတဲ့အပြူကြီးရောင်ဆောင်ပြီးတော့ယဟန်တော်ကိုလာလျှောက်တယ်အရှင်ဖေဟောလာလျှောက်တာမဟုတ်ဒီနေ့ဆွမ်းလောင်းတဲ့ဟာဆွမ်းလောင်းတဲ့အခါမှာအဲ့ဒီအပြူကြီးရောင်ဆောင်ပြီးတော့သူကဆွမ်းလောင်းတာပေါ့လေဆွမ်းလောင်းရင်းနဲ့ပြောလိုက်ပြီတဲ့အရှင်ဖေဟာအရှင်ဖေဟာနဲ့တပည့်တော်ဘာလို့လူညာလူလူနဲ့လူကြီးပြောနေကြတယ်အမှန်ကတော့အဲ့ဒီအပြူကြီးအိမ်ကိုဒီဖုန်းကြီးမသွားစီခြင်းလို့ဟာငါ့ကိုဒီအပြူကြီးနဲ့ဆွဆွနေဆိုငါတော့ဆွမ်းကမထွက်တော့ပါဘူးလေလို့အဲ့ဒီလိုဖြစ်စီခြင်းလို့အဲ့ဒီနတ်တဘာကလျှောက်တာအဲ့ဒီမှာယဟန်တော်ကပြန်ပြောပါတယ်လောကမှာအတန်နေဆိုတာအမျိုးမျိုးရှိတာပဲကောင်းတဲ့အတန်နဲ့ရှိတယ်ဆိုးတဲ့အတန်နဲ့ရှိတယ်ကဲ့ရတဲ့ဆွဆွတဲ့အပြစ်ပြောတဲ့ဆိုတာလူလောကမှာဖြစ်နေကြအတန်နေပါပဲကြားသမျှအတန်ကြောင့်သာတုံ့လှုပ်နေရမယ်ဆိုရင်အဲ့ဒီလိုတုံ့လှုပ်တဲ့သူဟာစိတ်ပေါက်ပြက်တဲ့သူပဲတမင်တွေဟာလေတုတန်ကြာယုံနဲ့တုံ့လှုပ်တယ်သိရွက်လှုပ်တန်လေးကြာယုံနဲ့တုံ့လှုပ်တယ်လေကြောင့်လေတန်လေးကြာယုံနဲ့တုံ့လှုပ်တတ်တဲ့သမင်လူမျိုးကြားကြသမျှအတန်လေးကြောင့်သာတုံ့လှုပ်နေမယ်ဆိုရင်အဲ့ဒီလူဟာစိတ်ပေါ်ပြတဲ့သူပဲတဲ့အဲ့ဒါလေးနှလုံးသွင်းလိုက်တော့တုံ့လှုပ်မယ်ကြရင်ငါစိတ်ပေါ်တဲ့သူတော့ဖြစ်မခံနိုင်ဘူးစိတ်ပေါ်တဲ့သူဖြစ်မခံနိုင်ဘူးဆိုတော့စိတ်လေးတဲ့သူဖြစ်အောင်လုပ်ဖို့စိတ်လေးအောင်ဆိုတော့စိတ်ထဲဘာကြီးထဲမှာတော့တတိတွေထဲသမာဓိတွေထဲဉာဏ်တွေထဲသဒ္ဓါတွေထဲဝိရိယတွေထဲကုသိုလ်တရားတွေစိတ်ထဲထဲထိုင်တော့စိတ်ကပေါ်ပါအောင်မလားမပေါ်တော့ဘူးလေးလေးနက်နက်ကလေးဖြစ်နေတယ်ခိုင်ခိုင်ခန့်ခန့်လေးဖြစ်နေတယ်ဒါဆိုရင်ဘာလောကဓာတ်ကြုံကြုံမတုံ့လှုပ်တော့ဘူးဒါကြောင့်စိတ်မတုံ့လှုပ်ရင်ဖះနဲ့နီးမယ်ပေါ့စိတ်တုံ့လှုပ်ရင်ဖះနဲ့ဝေးမယ်ပေါ့အချိန်မရလို့မဆိုတော့ဘူးနောက်ဆုံးတစ်ချက်ကတော့ပါကတိန္ဒရိယောပေါ်လွင်သောဣန္ဒြေရှိတဲ့ပုဂ္ဂိုလ်ဣန္ဒြေပေါ်လွင်တဲ့ပုဂ္ဂိုလ်ဣန္ဒြေမဆောင်စည်းတဲ့ပုဂ္ဂိုလ်ဟာဖះနဲ့ဝေးတယ်တန်ဝုတိန္ဒရိယောဣန္ဒြေဆောင်စည်းတဲ့ပုဂ္ဂိုလ်ဣန္ဒြေသိက္ခာရှိတဲ့ပုဂ္ဂိုလ်ဟာဖះနဲ့နီးတယ်အင်းတွေသိခါရှိတယ်ဆိုတာကဟိုမခုတ်တိယိုလေးနဲ့ကနွယ်ကလေးကသွားနေတာကိုခေါ်တာဟုတ်ရဲ့လားအရက်ထဲမှာကျတော့အဲ့ဒီလိုဆိုဟာအင်းတွေသိခါသိကြည့်တာပဲသမင်းကလည်းအရှိကြီးမပြောကြဘူးလားအင်းတွေ
ရှိတယ်အိန္ဒြေစောင့်စည်းတယ်ဆိုတာသလုံးမွေးရှင်းလေးနဲ့ဖြည်းဖြည်းလေးသွားနေတာကိုခေါ်တာရောဟုတ်ရဲ့လား
ဟုတ်ပါဘူ
းမဟုတ်ဘူးအိန္ဒြေရှိတယ်အိန္ဒြေစောင့်စည်းတယ်ဆိုတာမျက်စိနဲ့အစင်းနဲ့ဆုံးလောဘလည်းမဖြစ်အောင်ဒေါသလည်းမဖြစ်အောင်ဘာကိလေသာမှဖြစ်အောင်ဘာကိလေသာမှမဖြစ်အောင်ကုသိုလ်စိတ်ပဲဖြစ်အောင်ဝိပဿနာဉာဏ်တွေပဲဖြစ်အောင်နေတာကိုအိန္ဒြေစောင့်စည်းတယ်လို့ခေါ်တယ်အိန္ဒြေဆိုတာမျက်စိနာနာလျှာကိုစိတ်6ပါးကိုအိန္ဒြေလို့ခေါ်တာမျက်စိနာနာလျှာကိုစိတ်နဲ့ပတ်သက်ပြီးတော့ဘာအစင်းဘာအတန်ဘာအနတ်ဘာအရသာဘာအထီးတွေဘာသဘောတရားနဲ့ပဲကြုံကြုံကိလေသာမဖြစ်အောင်နေတာကိုပဲအိန္ဒြေစောင့်စည်းတယ်လို့ခေါ်ပါတယ်မဟာမိတ်တမထေလို့ခေါ်တဲ့မထေတစ်ပါးရှိတယ်။သူ့မှာဘိက္ခုနီမညမလေးလည်းရှိတယ်။ဒါနဲ့တော့ဒီမနမနှစ်ယောက်ရဲ့အမေကနှုတ်အိုင်းနာပေါက်တယ်။နှုတ်မှာသွေးသိမ့်တဲ့တဲ့အနာပေါ့။အဲ့ဒါနဲ့ဘိက္ခုနီမလေးကိုသမီးကိုမာတယ်။သမီးရဲ့အကူစီသွားပြီးတော့ဆေးတောင်းပေးပါဆေးတောင်းကြည့်ပါ။အဲ့တော့ဘိက္ခုနီမလေးကလည်းသွားတောင်းသွားတော့တော့မဟာမိတ်တမထေကပြောတယ်ငါမှပြည့်ပြည့်သိဥ်တွေစူဆောင်းထူထောင်းတဲ့ဆေးနည်းလည်းမကြွန့်ကျင်ပါဘူးဆေးလည်းမဖော်ဆက်တတ်ပါဘူးငါမှဘာဆေးမှလည်းမရှိပါဘူးဒါပေမဲ့မေတော်ကြီးယောဂပျောက်စီနေတဲ့ဆေးတော့ပေးလိုက်ပါမယ်ဆိုပြီးတော့ဆေးနည်းလေးပေးလိုက်တယ်အကျွန်ုပ်ဒီရဟန်းပြုတဲ့အချိန်ကစပြီးတော့ဘာယာနှစ်သက်တက်မတဲ့ဆေးနဲ့ဘယ်မှာတုခါမှဘယ်အမျိုးသမီးကိုမှမကြည့်ခဲ့ဘူးပါဘူးဤစကားသည်မှန်ပါတယ်ဤမှန်သောသစ္စာစကားကြောင့်မေတော်ကြီးရဲ့ယောဂပျောက်ခြင်းပါစီအဲ့ဒီသစ္စာလေးတမေတော်ကြီးရှေ့မှာဆိုးလိုက်ပါမေတော်ကြီးရဲ့ခန္ဓာကိုယ်ကိုလည်းလက်လေးနဲ့ပုတ်တတ်လိုက်ပါဆိုတော့ဘိက္ခုနီနှမကလည်းနောင်တော်ကြီးပြောတဲ့အတိုင်းပဲလုပ်ပါတယ်ကိုယ်တိုင်ရှေ့မှာသွားသစ္စာဆိုတာမဟုတ်တဆင့်သစ္စာဆိုလိုက်တာဈာကံသစ္စာနဲ့ဆိုလိုက်တာမေတော်ကြီးရဲ့ယောဂါတွေယူပြစ်တယ်လို့ပျောက်ကင်းသွားပါတယ်အဲ့ဒီမဟာမိတ်တမထေရတို့အင်းတွေဆောင်းစည်းနိုင်ရင်တော့အကောင်းဆုံးပဲနော်အဲ့တော့အဲ့ဒီခုပြောခဲ့တဲ့စွန့်